ပါရမီကျင့်စဉ်သင်တန်းဒီနေ့စပါမယ်ဆက်စပါမယ်သင်ခန်းစာအနေနဲ့ကိုကျမတို့ကြည့်တဲ့အခါမှာ၉ခုမြောက်ပါရမီဖြစ်သွားပါပြီ၉ခုမြောက်ပါရမီဖြစ်တဲ့အတွက်ကြောင့်ကျမတို့ပါရမီတွေကိုဘင်းစက်အနေနဲ့ကြည့်ကြမယ်ဆိုရင်ပါရမီသည်အခုအများအကျိုးတည်ဖို့ရွယ်ဆောင်ဖို့ဆိုလို့ရှိရင်အများအကျိုးတည်ဖို့ရွယ်ဆောင်တဲ့ပုံကများမှာဆိုရင်နံပါတ်ကျမတို့6ပါရမီကစပါမယ်နံပါတ်6ကခန္တီပါရမီရှိခဲ့ရပါမယ်နံပါတ်9ကဘာပါရမီပါလဲသစ္စာပါရမီဖြစ်ပါတယ်နံပါတ်10ကအတိဋ္ဌာနပါရမီဖြစ်ပါတယ်ခုနံပါတ်9ခုမြောက်ပါရမီဒီမေတ္တာပါရမီဖြစ်ပါတယ်ဒါကြောင့်ခန္တီပါရမီဆိုတာအများနဲ့ဆက်ဆံတဲ့ပုဂ္ဂိုလ်တိုင်းဒီအရာရာမှာသီးခံနိုင်ရပါမယ်အများနဲ့ဆက်ဆံတဲ့ပုဂ္ဂိုလ်တိုင်းဒီမိမိနဲ့ဆက်ဆံတဲ့ပုဂ္ဂိုလ်တွေကိုအမှန်ပြောနိုင်ရပါမယ်အမှန်ညွှန်ကြားနိုင်ရပါမယ်အမှန်ညွှန်ကြားပြောဆိုရုံနဲ့မကဘဲနဲ့ပြောဆိုတဲ့အတိုင်းမှန်ကန်အောင်အောင်မြင်အောင်လှုပ်ဆောင်ဖို့လည်းလိုပါတယ်ဒါကြောင့်အစစရေရာသိခံဖို့အမှန်ပြောပြီးတော့အမှန်ကိုညွှန်ကြားနိုင်ဖို့ဆိုရအနံကိုလှုပ်ဆောင်နိုင်ဖို့ဆိုတော့ရှေးပါရမီ3ခုစလုံးကိုအစင်ပြေစေဖို့ဆိုရင်နံပါတ်6ပါရမီအနေနဲ့မေတ္တာစွာပါလာပါတယ်မေတ္တာဆိုတာဒီဓမ္မမိတ်ဆွေတို့ဒီသိခံနိုင်စေဖို့အမှန်ပြောနိုင်စေဖို့အများနဲ့ဆက်ဆံနေနေရမှာအမှန်လေးလှုပ်ဆောင်နိုင်ဖို့ဆိုရင်မေတ္တာဆိုတဲ့အကျိုးလိုလားခြင်းသဘောအကျိုးလိုလားတဲ့သူတစ်ပါးတွေကိုသက်ဆံနိုင်တဲ့ပုံစံတွေပေါ်မှာအကျိုးလိုလားတဲ့မေတ္တာအခြေခံရှိရပါမယ်မေတ္တာအခြေခံရှိမှဒါလင်းကိုယ်နဲ့ဆက်ဆံတဲ့ပုံစံတွေနားမလဲတဲ့အလျောက်မသိတဲ့အလျောက်မလိမ္မာတဲ့အလျောက်တွေ့ဝေတဲ့အလျောက်စောကားမောကားပြုလိုက်ရင်တော့၎င်းအခြေတင်ငင်းခုန်ကြရင်တော့၎င်းခေါင်းဆောင်ဖြစ်တဲ့ပုံစံသည်အများအကျိုးတကယ်ဆောင်ရဲမဲ့ပုံစံတို့သည်ဒီမေတ္တာအခြေခံရှိမှခန္တီဆိုတာဖြစ်လာနိုင်ပါလေမေတ္တာအခြေခံရှိမှလည်းမှန်တမ်းပြောဆိုနိုင်ပါမယ်ကိုကြောင့်သူများတွေမစင်ရအောင်ဆိုတဲ့ရည်ရွယ်ချက်နဲ့အမှန်ပြောဆိုနိုင်ပါမယ်မေတ္တာအခြေခံရှိမှဒါလေအများအကျိုးကိုရွတ်တယ်ပို့ပြီးတော့ပြောပြောတဲ့အတိုင်းမှန်ပြောခဲ့တဲ့အတိုင်းလှုပ်ဆောင်နိုင်မှာဖြစ်ပါတယ်ဒါကြောင့်ခန္တီသစ္စာအဋ္ဌံမေတ္တာမှာအခြေခံသည်ဒီအရှိသစ္စာပါရမီတွေဖြစ်စေဖို့အခြေခံသည်မေတ္တာဖြစ်ပါတယ်ဒါကြောင့်ဒီနံပါတ်6ခုမြောက်ပါရမီခရီးမှာကိုကျမတို့မေတ္တာစွာလေးသည်ရှစ်ပါရမီတွေအတွက်အခြေခံဖြစ်ပါတယ်။ဒါကြောင့်တင်စားပြောမယ်ဆိုရင်မေတ္တာဆိုတဲ့သဘောတရားသည်သင်္ကြန်ရွှေခွက်နဲ့တူပါတယ်။အပေါ်အမြတမ်းထိုက်တဲ့နဲ့သင်္ကြန်ရွှေခွက်နဲ့တူပါတယ်။ဒီသင်္ကြန်ရွှေခွက်တည်းဟူသောမေတ္တာအခြေခံရှိမှရှင်သေစီနဲ့သင်္ကြန်ရွှေခွက်ဆိုသလိုအမြတမ်းအပေါ်ထိုက်တဲ့နဲ့ရှင်သေစီဆိုတာသည်အခြားသူရိုးရိုးဖက်တင်နဲ့ထည့်လို့မရပါဘူး။ရိုးရိုးခွက်တွေနဲ့ထည့်လိုက်ရင်ရှင်သစ်စီဒီအဲ့ဒီခွက်တွေမှာမတီးပဲနဲ့စိမ့်ပြီးတော့ဂျိုကျသွားမှာပါပဲရှင်သစ်စီဒီတိမ်မီရွှေခွက်မှာဒါဒီနိုင်တဲ့အတွက်ကြောင့်ရှေ့ပါရမီတွေဒီမေတ္တာဆိုတဲ့ကျမတို့တိမ်မီရွှေခွက်မှာလည်းတည်နိုင်ပါတယ်ဒါကြောင့်မေတ္တာဒီဟူသောတိမ်မီရွှေခွက်မရှိခဲ့ဘူးဆိုရင်ဒီရှင်သစ်စီနဲ့တူတဲ့ခန္တီသစ္စာအဘိဓမ္မာဆိုတဲ့ပါရမီတွေအကုန်လုံးဒီပြည့်စည်သွားနိုင်ပါတယ်မခိုင်မြဲတတ်ပါဘူးဒါကြောင့်ဓမ္မမေရှိတို့သဘောပေါက်ခဲ့ဖို့ရမှာအများအကျိုးလိုလားမဲ့အများအကျိုးရွက်ဆောင်လို့သောပုံကများတနည်းခေါင်းဆောင်ကောင်းဖြစ်လို့တော့ပုံကတိုင်းဒီသူသားရဲ့အကျိုးကိုလိုလားခြင်းဆိုတဲ့မေတ္တာအခြေခံရှိမှဒါလေအများနဲ့ဆက်ဆံတဲ့အခါမှာအရာရာကိုသိနိုင်တယ်အများနဲ့ဆက်ဆံတိုင်းဆက်ဆံတိုင်းကိုယ့်နှုတ်ကထွက်သောစကားတို့သည်အမှန်စကားသစ္စာစကားဖြစ်ပါလိမ့်မယ်ဒီပုဂ္ဂိုလ်သည်သစ္စာစကားဟုသာပြော၏အမှန်တည်းဟုသာညွှန်ကြားတတ်တယ်ဆိုတဲ့ကြောင့်အများရဲ့ကိုးစားရာယုံကြည်မှုကိုရလာပါမယ်ယုံကြည်မှုရလာတဲ့အားလျော်စွာပြောပြောတဲ့အတိုင်းအလုံးနဲ့အပြောသတ္တူညီမျှဖြစ်အောင်အဘိဓမ္မာဆက်ရပါတယ်ဒါကြောင့်ဒါလေးကိုဓမ္မမင်းစေတို့ဘင်းဆက်ဖြစ်ပါလိမ့်ဒါကြောင့်ပါရမီ7ပါးရှိတဲ့အထဲမှာအခုနံပါတ်6ခွန်8 9နောက်လာမယ် တဆယ်တို့သည်အများကျိုးဆောင်ရွက်ခြင်းဆိုတဲ့လောကထစရိယဉာဏ်တထစရိယတွေအတွက်ကျင့်စဉ်နှစ်ပါးအတွက်ညွှန်ကြားခြင်းဖြစ်ပါလေ။เนาะဒါလေးမြင်ခဲ့ဖို့။ဒါကြောင့်အခုကျမတို့မေတ္တာဆိုတာကိုကျမတို့သင်တဲ့အခါမှာမေတ္တာသုံးနဲ့ပတ်သက်ပြီးတော့ဒါလေးမြင်အောင်နည်းနည်းလေးပြောလို့ပါတယ်။ကျမတို့မေတ္တာသုံးနဲ့ပတ်သက်ပြီးတော့မေတ္တာကျင့်စဉ်နဲ့ပတ်သက်၍ကျေးဇူးတော်ရှင်မြတ်စွာဘုရားသည်ပါဠိဂါထာဟောကြားတဲ့နေရာမှာမေတ္တာသုံးရဲ့လို့စီစဉ်ခဲ့မှုမှာကျမတို့အားလုံးပေါင်း12ဂါထာရှိပါတယ်။12ဂါထာမှာရှေ့2ဂါထာကိုအုံရောစဉ်အမွန်လို့သုံးပါတယ်။ဒီအမွန်တို့သည်ယက်တာနုဘာဝတော်ယက်ခာနေဝဓာတင်တိဘီတနံဆိုတဲ့ရှေ့2ဂါထာသည်ရှင်းဆရာတော်ကြီးများစီစဉ်ခဲ့တာဖြစ်ပါတယ်။ရှင်းနေတာတော့ရှင်းဆရာတော်ကြီးများစီရင်ခဲ့တာဖြစ်တဲ့အတွက်ကြောင့်ဖျားဟောမဟုတ်ပါ။သူတို့ဒီမေတ္တာတုံးနဲ့ပတ်သက်ပြီးတော့မေတ္တာတုံးရဲ့ဖြစ်ပေါ်လာဖို့သမိုင်းကြောင့်ဤတန်းမေတ္တာတုံးနဲ့ပတ်သက်ပြီးတော့မေတ္တာကျင့်စဉ်ကိုကြည်ညင်းအားဖြင့်ဘလို့အကျဉ်းကျင်းစည်းတွေရှိနိုင်တယ်ဆိုတာလေးကိုတိုက်တွန်းပြီးတော့မေတ္တာတုံးကိုရွတ်ဆိုဖို့အမွန်တင်ထားတာဖြစ်တဲ့အတွက်ကြောင့်ဒါကိုမေတ္တာတုံးရဲ့အမွန်လို့လည်းပြောတယ်။အုံရောဇနအုံရောစဉ်လို့လည်းသုံးပါတယ်။ဒါဒီရှေးဆရာတော်များစီရင်ခဲ့တာ။ဘယ်အဖြစ်ဘယ်ကစပြီးတော့ဖျားဟောစလဲဆိုရင်ဖျားဟောဒီစေဂါထာ12ဂါထာမှာ2ဂါထာကရှေးဆရာတော်များဖြစ်တဲ့အတွက်ကြောင့်ကျန်တဲ့စေဂါထာဒီဖျားဟောစဉ်စဉ်ဖြစ်ပါတယ်။ဖျားဟောဂါထာတို့ဒီဘယ်ကစလဲဆိုတော့ပရဏီယဆိုရက်နော်ဒီကနေစပြီးတော့ကျမတို့ဟာလားဒိဋ္ဌိန်စဆိုရက်အဆင့်ထိဒါဒီဖျားဟောဂါထာဖြစ်ပါတယ်။ဒါကြောင့်ဒီနေရာမှာအခုကျမတို့ဖျားဟောဂါထာဒီအလုံးပေါင်း10ဂါထာရှိပါတယ်10ဂါထာမှာကရဏီယမထကုတလေနယန္တတန်တန်ပဒံအဘိသမစ္စဆိုတဲ့ဒီအပိုက်ဒီ2ဂါထာကိုရှိပါတယ်တကောဥဇုစသူဇုစနေစပြီးတော့ကျမတို့နောက်ဆုံးနန်စခုဒ္ဒမာစရိတိစီရေနဝိညုပရေဥပဝဒေယုံတိ2ဂါထာကိုဒီသာဒီဖျားဟောစပါတယ်ဒီဖျားဟောဒီဘာကိုညွန်လဲဆိုကရဏီယနဲ့ဥပဝရေယုံတိဒီနာသခௌဒ္ဓမာစရိကင်စီရေနဝိညုပရေဥပဝရေယုံတိဒီမေတ္တာရဲ့အခြေခံမူ15ချက်ဖြစ်ပါတယ်မေတ္တာရဲ့အခြေခံမူ15ချက်ဖြစ်တဲ့အတွက်ကြောင့်သူတစ်ပါးအကျိုးကိုတည်ဖို့ရွတ်ဆောင်လို့တော့ပုဂ္ဂိုလ်များသူတစ်ပါးရဲ့အကျိုးကိုတည်ဖို့ရတဲ့အခါမှာမေတ္တာပိုင်ရှင်မေတ္တာဆိုတာဒီသူတစ်ပါးအကျိုးလိုလားတဲ့သူတစ်ပါးအကျိုးလိုလားတဲ့နေရာမှာမေတ္တာရဲ့တဘာဝဒီဒုက္ခိတတတဝါတွေနဲ့တွေ့ရင်လဲသူတို့ရဲ့အကျိုးလိုလားရတယ်ဒုက္ခိတတတဝါတွေတွေ့ရင်လဲသူတို့ဘာအကျိုးလိုလားတက်ပြီးတော့မေတ္တာတုံးရဲ့ဖြစ်ပေါ်လာဖို့သမိုင်းကြောင့်ဤတန်းမေတ္တာတုံးနဲ့ပတ်သက်ပြီးတော့မေတ္တာကျင့်စဉ်ကိုကြည်ညင်းအားဖြင့်ဘလို့အကျဉ်းကျင်းစည်းတွေရှိနိုင်တယ်ဆိုတာလေးကိုတိုက်တွန်းပြီးတော့မေတ္တာတုံးကိုရွတ်ဆိုဖို့အမွန်တင်ထားတာဖြစ်တဲ့အတွက်ကြောင့်ဒါကိုမေတ္တာတုံးရဲ့အမွန်လို့လည်းပြောတယ်။အုံရောဇနအုံရောစဉ်လို့လည်းသုံးပါတယ်။ဒါဒီရှေးဆရာတော်များစီရင်ခဲ့တာ။ဘယ်အဖြစ်ဘယ်ကစပြီးတော့ဖျားဟောစလဲဆိုရင်ဖျားဟောဒီစေဂါထာ12ဂါထာမှာ2ဂါထာကရှေးဆရာတော်များဖြစ်တဲ့အတွက်ကြောင့်ကျန်တဲ့စေဂါထာဒီဖျားဟောစဉ်စဉ်ဖြစ်ပါတယ်။ဖျားဟောဂါထာတို့ဒီဘယ်ကစလဲဆိုတော့ကရဏီယဆိုရက်နော်ဒီကနေစပြီးတော့ကျမတို့ဟာလားဒိဋ္ဌိန်စဆိုရဲအဆင့်ထိဒါဒီဖျားဟောဂါထာဖြစ်ပါတယ်။ဒါကြောင့်ဒီနေရာမှာအခုကျမတို့ဖျားဟောဂါထာဒီအလုံးပေါင်း10ဂါထာရှိပါတယ်။10ဂါထာမှာကရဏီယမထကုတလေနယန္တတန်တန်ပဒံအဘိသမစ္စဆိုရဲဒီအပိုက်ဒီ2ဂါထာကိုရှိပါတယ်။တကောဥဇုစသူဇုစနေစပြီးတော့ကျမတို့နောက်ဆုံးနန်စခௌဒ္ဒမာစရိတိစီရေနဝိညုပရေဥပဝဒေယုံတိ2ဂါထာကိုဒီဒါဒီဖျားဟောစပါတယ်ဒီဖျားဟောဒီဘာကိုညွန်လဲဆိုကရဏီယနဲ့ဥပဝရေယုံတိဒီနန်စခௌဒ္ဒမာစရိတိစီရေနဝိညုပရေဥပဝဒေယုံတိဒီမေတ္တာရဲ့အခြေခံမူ15ချက်ဖြစ်ပါတယ်မေတ္တာရဲ့အခြေခံမူ15ချက်ဖြစ်တဲ့အတွက်ကြောင့်သူတစ်ပါးအကျိုးကိုတည်ဖို့ရွတ်ဆောင်လို့တော့ပုဂ္ဂိုလ်များသူတစ်ပါးရဲ့အကျိုးကိုတည်ဖို့ရတဲ့အခါမှာမေတ္တာပိုင်ရှင်မေတ္တာဆိုတာဒီသူတစ်ပါးအကျိုးလိုလားတဲ့သူတစ်ပါးအကျိုးလိုလားတဲ့နေရာမှာမေတ္တာရဲ့တဘာဝဒီဒုက္ခိတတတဝါတွေနဲ့တွေ့ရင်လဲသူတို့ရဲ့အကျိုးလိုလားရမယ်ဒုက္ခိတတတဝါတွေတွေ့ရင်လဲသူတစ်ပါးအကျိုးလိုလားရမယ်ဒါကြောင့်မေတ္တာရဲ့ definition ကိုကဒုက္ခိတဒုက္ခိတတတဝါတွေနဲ့တွေ့ကြုံတဲ့အခါမှာအကျိုးလိုလားချမ်းသာစေလိုသောသဘောသည်မေတ္တာရဲ့သဘောဖြစ်ပါတယ်။ဒါကြောင့်သူတစ်ပါးအကျိုးကိုတည်ဖို့ရွတ်ဆောင်လို့တော့ပုဂ္ဂိုလ်တိုင်းဒီ မေတ္တာဆိုတဲ့သဘာဝလေးရှိနေရပါမယ်။အဲ့ဒီမေတ္တာဆိုတဲ့သဘာဝလေးမိမိတဏ္ဍာမှာကိန်းရင်အဲ့ဒါကိုမေတ္တာပိုင်ရှင်မေတ္တာရှင်လို့သုံးပါမယ်။ဒါကြောင့်မေတ္တာရှင်ပုံဖြစ်လို့သောပုဂ္ဂိုလ်များသည့်မေတ္တာဆိုတဲ့သဘောတရားရှိရပါမယ်။ဒါနရှင်ဖြစ်လို့သောပုဂ္ဂိုလ်များသည့်ဒါနရှိရပါမယ်။တဏ္ဍဆိုတဲ့စီးစိမ်ဥစ္စာနဲ့ပြည့်စုံလို့သောပုဂ္ဂိုလ်များသည့်တဏ္ဍရှင်ဖြစ်ဖို့ဆိုရင်တဏ္ဍရှိရမယ်။ဒါနရှင်ဖြစ်ဖို့ဆိုရင်ဒါနရှိရမယ်။သီလပိုင်ရှင်သီလရှင်ဖြစ်ဖို့ဆိုရင်သီလရှိရမယ်။သမာဓိပိုင်ရှင်သမာဓိရှင်ဖြစ်ဖို့ဆိုရင်သမารိဆိုတဲ့စိတ်တည်ငြိမ်မှုရှိရမယ်။ပညာပိုင်ရှင်ပညာရှင်ဖြစ်လို့သောပုဂ္ဂိုလ်များသည့်ပညာရှိရပါမယ်။အခုလည်းမေတ္တာပိုင်ရှင်ဖြစ်ဖို့ဆိုမေတ္တာရှင်ဖြစ်ဖို့ဆိုရင်မေတ္တာရှိရပါမယ်။အဲ့ဒီမေတ္တာဆိုတဲ့သဘောသည်သူ့ပေါ်မှာမေတ္တာရှိဖို့ခဏထားသူ့ပေါ်မှာမေတ္တာထားလို့သောပုဂ္ဂိုလ်တွေသည်မိမိရဲ့တန်ခမ်းမှာမေတ္တာရဲ့အခြေခံမှု15ချက်နဲ့ပြည့်စုံရပါမယ်။အဲ့တော့မေတ္တာရဲ့အခြေခံမှု15ချက်လို့ပြောလိုက်တော့လေမေတ္တာရဲ့အခြေခံမှု15ချက်ကိုဓမ္မမင်းစေဘူးဒီနေရာမှာဒီမတ်စွဲမှာကျွန်တော်တို့ဖြည့်ထားပေးပြီးဖြစ်ပါတယ်နော်မေတ္တာရဲ့အခြေခံမှု15ချက်ဖြစ်တဲ့အတွက်ကြောင့်မေတ္တာမပွားမီကြိုတင်ကြည့်ရမှာဖြစ်တဲ့အတွက်ကြောင့်ဒါကိုမေတ္တာနဲ့ပတ်သက်ပြီးတော့ပုတ်ပါဘာကလို့လဲကျမတို့သုံးထားပါတယ်ဟုတ်လားမသိခဲ့တဲ့ဘက်ကဒါလေးပြောခဲ့ပါတယ်မေတ္တာပုဗ္ဗဘာကလို့ပြောတဲ့အတွက်မေတ္တာမပွားနေကြိုတင်ကျင့်ရမယ်အခြေခံကျင့်စဉ်15ချက်ပါအဲ့ဒီ15ချက်ကိုကျမတို့ကြည့်ရအောင်ပါနံပါတ်1ကတက္ကောတက္ကောဆိုတဲ့အတွက်ကြောင့်မေတ္တာပွားတဲ့ပုဂ္ဂိုလ်တိုင်းဒီမေတ္တာအလုပ်ကိုစွန့်စွန့်တမန်အားထုတ်နိုင်ရမယ်ဆွဲရှိရမယ်ပါဠိလိုဒီတက်ကောလို့ပြောတယ်နဲ့မြန်မာလိုလူရင်းတို့ရှင်းပြောကျင့်စွမ်းနိုင်ရမယ်မေတ္တာပွားတဲ့သူသည်မေတ္တာကိုကျင့်နိုင်ရမယ်ကျင့်စွမ်းနိုင်ရမယ်ညွှန်ကြားချက်နဲ့အညီကျင့်စွမ်းနိုင်ရမယ်နံပါတ်1မေတ္တာပွားလို့သောပုဂ္ဂိုလ်တို့သည်ဥစုဖြောင့်နိုင်ရမယ်ဘာတွေဖြောင့်နိုင်ရမလဲကိုယ်လည်းဖြောင့်နိုင်ရမယ်နှုတ်လည်းဖြောင့်နိုင်ရမယ်ကာယကံဝစီကံတို့သည်ကောက်ကောက်ကိုယ်ကိုယ်မရှိနဲ့ဖြောင့်ပြောင်မှန်မှန်ရှိရမယ်နှုတ်ကဖတ်သောစကားတို့သည်လည်းမေတ္တာဗန်အနေနဲ့ဖြောင့်နိုင်ရမယ်တစ်ဆက်ကလေးကထိုးထိုးချိုချိုနဲ့စိတ်ထဲကကောက်ကွေ့နေတာမဖြစ်စေနဲ့နော်ပြောလိုက်တဲ့စကားမှာမူသားစကားမဖြစ်စေနဲ့တကယ်လို့မေတ္တာအနေနဲ့အကျိုးလိုလားလဲနှင်းသားပါအောင်လားသမင်းအဲ့ဒါသုံးဆောင်မအောင်လားဒီလိုဖြစ်ရမယ်စကားလေးကချွတ်ချွတ်နဲ့သမင်းမစားတော့ဘူးလားမဟုတ်ဘူးလားယင်ဆိုရင်ဟုတ်လားသမင်းစားချိန်လာတယ်သမင်းမစားတော့ဘူးမဟုတ်ဘူးလားယင်ဆိုရင်စကားလေးကချွတ်ချွတ်လေးသူ့တွေးစိတ်ကဘာဖြစ်နေလဲမစားသေးခြင်းဘူးခရီးဝေးဝေးကြီးကလာတယ်ဒီမှာမတဲဘူးမဟုတ်ဘူးလားယင်ဒါမျိုးလေးပေါ့နော်ဒီမှာညနေဘူးမဟုတ်ဘူးလားယင်ဆိုရင်လာတဲ့ပုဂ္ဂိုလ်ကယင်ကိုစိတ်ကန်လိုက်တယ်လို့ပဲဒီပုဂ္ဂိုလ်ကငါအဲ့သူ့အိမ်မှာတဲစီလိုတဲ့ဆန္ဒမရှိဘူးငါ့ကိုစားစီလိုတဲ့ဆန္ဒမရှိဘူးအဲ့မကြောက်ဘူးမဟုတ်ဘူးလားပြန်တော့မယ်မဟုတ်ဘူးလားယင်ဒါမျိုးလေးတွေဒါဆိုရင်ကာယကံဘက်ကိုကြည့်ကြည့်ဝစီကံဘက်ကိုကြည့်ကြည့်မေတ္တာနှလုံးသားမပါဘူးဒါဒီဥစုမဖြစ်ဘူးတဲ့မေတ္တာထားတဲ့ပုဂ္ဂိုလ်တို့ဒီကာယကံမေတ္တာလည်းရှိရမယ်ဝစီကံမေတ္တာလည်းရှိရမယ်ဒါလေးမြင်ရမယ်နောက်တစ်ခုသူ့ဟုစုတဲ့ကာယကံဝစီကံလေးမှာမေတ္တာထားရုံနဲ့မပြီးသေးပါဘူးတဲ့သူ့စုစိတ်မနှောခံကအရေးကြီးတယ်ဒါကြောင့်မေတ္တာသည်၃မျိုးရှိမယ်ကာယကံမေတ္တာဝစီကံမေတ္တာမနှောခံမေတ္တာကျွန်တော်တို့တယောက်တယောက်နှုတ်ဆက်လိုက်တယ်လှုပ်ကလေးခြိလိုက်တာကအစမင်္ဂလာပေါင်းနဲ့ပြည့်စုံပါစေလို့နှုတ်ကလည်းပြောတယ်စိတ်ထဲကလည်းဒီပုဂ္ဂိုလ်ကိုမင်္ဂလာတွေနဲ့တကယ်ရှိစေခြင်းနဲ့ပြည့်စုံစေခြင်းနဲ့မင်္ဂလာပေါင်းဆိုတဲ့အတွက်ကြောင့်38ဖြာသောလောကီလောကုတ္တရာမင်္ဂလာတွေနဲ့ပြည့်စုံပါစေလို့စိတ်ထဲမှာလည်းထားတယ်အဲ့ဒီမင်္ဂလာတွေနဲ့ပြည့်စုံပါစေဆိုတဲ့အတိုင်းမင်္ဂလာဆိုတာမကောင်းမှုကိုပယ်ဖြတ်တယ်တိုးတက်ကြီးပွားစေတဲ့အကျင့်တွေဆိုတဲ့အတွက်ကြောင့်ဒီမင်္ဂလာကျင့်စဉ်တွေကိုတိုးတက်ကြီးပွားအောင်ကျင့်သွားတဲ့နေရာမှာနောက်ဆုံးလောကုတ္တရာမင်္ဂလာဖြစ်တဲ့ယဟန္တာဖြစ်သွားတဲ့အထိဘုဒ္ဓတာလောကဓမ္မေဟိမင်္ဂလာတိပြည့်စုံပါစေစိတ်ထဲမှာလည်းရှိရမယ်နှုတ်ကလေးကလည်းမင်္ဂလာနဲ့ပြည့်စုံပါစေဒါအပြင်မကောင်းမှုတွေကိုပယ်ဖြတ်တာလည်းမင်္ဂလာဖြစ်တဲ့အတွက်ကြောင့်မကောင်းမှုပယ်ဖြတ်တဲ့အကျင့်တွေကိုလည်းတိုးတက်ကြီးပွားပြီးတော့ကျင့်သွားနိုင်ပါစေဝစီကံကဖြစ်တယ်လို့ကာယကံလေးကလည်းလက်ကလေးခြိလိုက်တာဒီကျွန်တော်တို့ဗုဒ္ဓဘာသာတို့ရဲ့ယဉ်ကျေးမှုပါလက်ကလေးကိုလက်ကလေးလို့ကြံကုန်လေးလို့ခြိထားတဲ့အတွက်ကြောင့်ဒီပုဂ္ဂိုလ်ဒီလက်ဝါးထောင်နေတာနဲ့ဟာလာလက်သေးဆုပ်ပြတာနဲ့မတူတော့ဘူးပေါ့နော်ယံတတ်သူပြုပါမဟုတ်ဘူးဓာတိကာယကံမေတ္တာနှုတ်ကလည်းဝစီကံအနေနဲ့မင်္ဂလာပေါင်းနဲ့ပြည့်စုံပါစိတ်နှလုံးသားကိုကလည်းဒီပုဂ္ဂိုလ်ဒီတိုးတက်ကြီးပွားပါစေဆိုပြီးတော့မေတ္တာရဲ့တင်ကြယ်စအနေနဲ့ကိုယ်မူရာနဲ့တော်၎င်းနှုတ်နဲ့တော်၎င်းစိတ်နဲ့တော်၎င်းပြုတဲ့အတွက်ကြောင့်ဒါကိုကာယကံမေတ္တာဝစီကံမေတ္တာမနောကံမေတ္တာအဲ့ဒီလိုဖြစ်အောင်ကျင့်စွမ်းနေတာကိုဥစုစနဲ့ ตุ๊กกุสุสาหลุตรงนี้ถ้าจังนมัสติกะเปลี่ยนซ้อนหน่อยยามีนมัสติกะโกมุ่นุ่ดตันเผ่ามายามีมะสิเดกงโกหันซองเพี้ยนสุเรตาเตยะเกยามะสุรากะกายะกายะเนวะสีกันนี่ลุ่ดเนี่ยมาตะชู่กะมิตรศีมะหุบเพเนะลิมิตรศีหยังซองนี่ดาริเลอะอะญาจีน้องสิทธิ์เตยะรอมะปาวุแต่ตะชู่กะเลตีละมะสิเวเนตีละสิหยังซองเนมะสิดาโกสิหันซองนาตาเตยะหลุตรงนี้ถ้าตีเนี่ยมะงาตุกุตุสุ เซนิสบอดาอยู่ตาเผ่ามายามะเสกเลยะเลยแม่นกันเนี่ยมีอัตตาเลมาปัตตะไปတော့มิมิရဲ့အတွင်းစိတ်မှာအစ်စ်တွေလုံးမြင်ရင်လည်းဒီအစ်စ်ကိုကိုမလုံတယ်အောင်ဟန်ဆောင်နေတာကိုကြတော့တာထေရလို့သုံးတော့မာယာလို့သုံးပါတယ်ကိုအစ်စ်ကိုတိမ်ဝတ်ပြီးတော့ဖုံးခွဲတာကိုမာယာလို့သုံးတယ်ကိုရဲ့မရှိတဲ့ဂုံကိုရှိဟန်ဆောင်နေတာကိုတော့တာထေရလို့သုံးတယ်ဒါကြောင့် มิตรปายเห็นโตติปุสุเยตุหุสุเยกายกังวสีกังมโนกันเลยติจ่อมแม่เนี่ยแม้ตุวะซ้อมิตรปายเห็นผิดหลุดอมิตรเห็นผิดหลุดอปกุโรติเปียวสุซ้อมมาหลุนาถองล่วยยะแม้เปียวสุซ้อมมาหลุนาถองล่วยได้ปกุโกนี้หลุดท้ายก็เปียวสุซ้อมมาจริงเลยตะชู่กะตุวะสะกงไม่ရှိดุกะสะ เนาะซ้อมมาแค่ติดีโลโลกาสุดีโลไม่หลอกดอกดีโลไทม์มาสุดีโลไม่ทายเนาะนับพี่โลชินเปลี่ยนพี่รอเลยนุ่งหลั่นโกเดดีโลปู่กูမျိုးสุตะฉะหลอกลูกเนี่ยเปียวจี้ไล่เดเนาะปัญญาရှင်เนี่ยตรอกาวนี่ฤาก็ญินเนี่ยอาคามาอ๋อสိတ်แท้มาโกเนี่ยอะล่ะญินเวต้าบะมามิตรทาพี่รอซ้อมมาจี้ดอเลยดีโลမျိုးซ้อมมาแค่ติปู่กูမျိုးสุเองเซ้ค้นซ้อมมามาตะค้นหลอกไปเปียวรอเลยตะค้นซ้อมมามาสุไม่ซ้อมมาดอกดาลิตะบอบอะจ๊ะเ ရှိနေတယ်ကျမတို့ကျေးဇူးတော်ရှင်မြတ်စွာဘုရားရဲ့တားတော်လေးဖြစ်တဲ့ရှင်ရဟုတ်လားနော်ရှင်ရဟုတ်လားလေးဆိုတနည်းရွယ်လေးကသာကမီးတော်နောက်ကနေပြီးတော့သာကမီးတော်ဖြစ်တဲ့မြတ်စွာဘုရားနောက်တော်ကနေမြတ်စွာဘုရားလောင်းတော်ဖွားနေတဲ့အချိန်ကနန်းမလေးတောင်ကနေရှိုးကြီးလေးလုံးပေါ်လာတယ် เนาะเซนซิเรนาเจเนี่ยชวยอีเลลงปอลาเลยซะปิดต่อเลยตึกตะเมนน่ะต้อเลยแท้ก็ชวยอีเลลงเปี่ยวกวยถั่วตัวเลยเออแล้วยะต้อเรยาဖြစ်တယ်မိခင်ဖြစ်တယ်ยะต้อเรยาตุตาတော်လေးကိုပြောတယ်ဟိုမှာจั่วลาล่ะดิသိရင်ภาคมีတော်ပဲภาคมีတော်ดิภาคมีတော်งวยบัวลาရှင်น้องอ่ะเมนတော်รุเนี่ยอตุตะใหญ่เนี่ยป้าเป็ดတော်คนละอู้เรมาชวยอีเลลงเลยป่าลาเลยติ่นภาคมีတော်มาไอ้หลูแท้ตาเลยดนะฤทธิ์ดิอมวยต้อจองจีสุบยาหุล่ မှမခိုင်မြဲဘူးအမုံမြန်ဆုံးဖြစ်တဲ့အိုနာတေဒုက္ခကလွတ်ဖို့သူကိုယ်တိုင်လေးတဲ့ချေကဘာတသိန်းလုံးလုံးစူးစမ်းခဲ့ရတာဒီနည်းကိုလည်းရပြီဖြစ်တဲ့အတွက်ကြောင့်အမုံမြန်ဆုံးသောလောကုတ္တရာအမွေကိုတားတော်လေးရဟုလာကိုပေးလိုက်တဲ့အနေနဲ့ရှင်သာမဏေပြုခိုင်းလိုက်တယ်အဲ့တော့ဖရာရဲ့တားတော်လေးဖြစ်တဲ့ရှင်သာရိရှင်ရာဟုလာလေးဒီတနည်းအားဖြင့်ပြောရင်မြတ်စွာဘုရားကလည်းအလောင်းတော်ကလည်းအဲ့ဒီတုန်းကစေတဝရမင်းကျင်ကပါလာပြီးသားစေတဝရမင်းဖြစ်နိုင်ဘုရားအလောင်းတော်တောထက်သွားပြီးနောက်ရှင်ရာဟုလာလေးကလည်းစေတဝရမင်းဖြစ်နိုင်တာပဲเนาะအဲ့တော့ဒီပါသမီတော်ဖြစ်ပိုးအပိုးဖြစ်တဲ့တောတော်နနမင်းကြီးကလည်းတားဖြစ်တဲ့သိတ္တထရုံးကလည်းစေတဝရမင်းရဲ့ပါသမီတော်ဖြစ်ခွင့်ရမယ်ဆိုမျှော်လင့်ချက်နဲ့ဒါနဲ့သားလုပ်တဲ့သူကတောထွက်သွားပြီးတော့သူ့ရည်ရွယ်ချက်အတိုင်းနဲ့ဖျားဖြစ်သွားပြီ။ဒါပေမဲ့မီးလေးတော့ကြံသေးတယ်။မီးလေးကတော့စက်တဗရီနည်းဖြစ်ရင်ငါသည်စက်တဗရီနည်းရဲ့ပို့ရီတော့ဖြစ်ခွင့်ရှိသေးတယ်။အဲ့တော့ညှော်လင့်နေတဲ့အချိန်မှာသားတော်လေးကအခုမီးတော်လေးကဟလာစက်တဗရီနည်းဘဝကိုမရောက်တော့ဘဲနဲ့သာမဏေဘောင်ရောက်သွားပြီ။သာသနာဘောင်ရောက်သွားပြီဆိုတော့ဒီရာဟုလာလေးရဲ့ဂုံတရင်ကိုကြည့်စက်တဗရီနည်းဖြစ်နိုင်တဲ့ဘုံအခြေလက်ရှိသေးတာဆိုတော့သူရဲ့ရူပကာယကြည့်ရင်လည်းအင်မတန်လှပတင့်ကျယ်တယ်။စိတ်နှလုံးသားကြည့်တော့လည်းဖျားသားတော့လေတနည်းအားဖြင့်ပြောရင်တာကိဝင်းမင်းမျိုးသာကမီတော်ရဲ့ဟလာသာကမီတော်သုတော်ရဏဖွားရဲ့ဟလာအဖိုးဖြစ်တဲ့သုတော်ရဏမင်းကြီးရဲ့မိစကြဝဠာမင်းလည်းဖြစ်နေတယ်ဆိုသူ့ဘက်မှာပြောရင်လောကီဘက်နဲ့တတ်တဲ့ဘုံကအဖြစ်ရှိပြီးသားရှိသေးသားဆိုမမနာတက်မယ်ဆိုရင်တက်လို့ရတယ်။သာသနာ့ဘောင်ရောက်လာတော့လေတရားသားတော်ဆိုတဲ့ဘုံတစ်ခုနဲ့တူနေလို့ရတယ်။လူကောင်မှနေခဲ့တော့ကလည်းစက်ကြဝရင်းမင်းလား။ဟာလားအဖိုးဖြစ်တဲ့တုံတော်ရဏမင်းကြီးရဲ့တူဒီတော်မြည်လေးဒါဆိုရင်ဘုံမာနာတက်လို့ရတော့လေရှင်ရဟုလာလေအင်မတန်စိတ်နှလုံးသားညှို့ညံ့တယ်။သောဝဆတ်တတာဆိုတဲ့မင်္ဂလာဂုံနဲ့လည်းပြည့်စုံတယ်။သူဝစောဆိုတဲ့အတိုင်းပြောဆိုဆုံးမှလို့လည်းနားလေတယ်ခုနှစ်နှစ်ရွယ်လေးဖြစ်တဲ့အတွက်ကြောင့်ကလေးတို့ရဲ့ဘာသာဘာဝကစားတယ်ကစားကြတဲ့အခါမှာရှင်ရဟုလာလေးကိုဖះသားတော်တွေအကုန်လုံးကညီတော်လေးလို့အကုန်ခစ်ကြတဲ့အတွက်ကြောင့် ရှင်ရဟုလာလေးများလာပြီဆိုရင်သူတို့ကသမင်လေးစတဲ့အနေနဲ့အမိုက်တွေကိုတစ်ခါလဲဘာလုပ်ထားလဲဆိုဖြွာထားကြတယ်။ပါသားကြပြီးတဲ့အခါမှာသင်္ကန်းတွေလည်းဖျို့ဖျဲအတပြည့်စည်းတွေလည်းဖျို့ဖျဲနဲ့ပြီးလို့ရှိရင်ရှင်ရဟုလာလေးမနှက်မကန်းကလာပြီဆိုရင်လေအဲဒီသင်္ကန်းတွေဖျို့ဖျဲနဲ့ဘယ်သူလုပ်တယ်လဲအမိုက်တွေဘယ်သူဖြွာသွားတယ်လဲတပြည့်စည်းတွေလည်းဖျို့ဖျဲနဲ့တို့အကြောင်းတော်မှာလေကလေးဆိုလို့ရဟုလာလေးပဲရှိတာပဲရဟုလာလေးနှုတ်တာနေမှာပေါ့ရဟုလာလေးကရှောက်ကစားနေတာပဲအဲ့ဒီအချိန်မှာကျမတို့သာဆိုရင်ကလေးတို့သဘာဝကိုလည်းအငယ်ဆုံးဆိုအဲတတိတော်လောက်တာမဟုတ်ပါဘူးအရှင်ဘုရားတို့မတရားမစွပ်စွဲပါနဲ့ပြန်ပြောမှာအခုတော့ရှင်ရဟုလာလေးထင်မှရဲ့သူကရဟုလာလေးလို့စွပ်စွဲတာမဟုတ်ဘူးမတိမတာစတာရှင်ရဟုလာလေးကဘာမှပြောတကယ်ဆိုဖះသားတော်လေးပဲသို့တော်လဲသူကတေးသေးချာချာသင်္ကန်းလေးတွေပွားတယ်ဆိုပြန်ခောက်တယ်တကယ်စည်းတွေနဲ့အမိုက်ကလေးကိုကောက်တယ်ကောက်ပြီးတော့ပြန်ထိပ်ပြီးတော့လက်ကလေးချီးပြီးတော့ထွက်သွားအဲရဟုလာလေးတိတ်ချစ်တယ်ပြောစုစုံမလို့လေအင်မတန်ကိုလေဆုံးမစရာမလိုပဲနဲ့ကိုလွဲတယ်နောက်တစ်ခါဖះကနေပြီးတော့တနေသောအခါမှာပြည့်ညတ်တော်လေးတစ်ခုဆရာဥပရေပြည့်ညတ်ကလေးဝီနီးပိုင်းဆိုင်ရာပိုင်းဆိုင်ရာပြည့်ညတ်ချက်တာလေသမိုးတင်ရန်စားတဲ့ရဟန်းများနဲ့တာမဏေများဒီတညလေးသမိုးတင်ရန်စားတဲ့အတူတင်းဆက်ခွင့်မပြုဆိုပြီးတော့ဥပဒေထုတ်လိုက်တယ်ဒီအချိန်မှာတာမဏေရဲ့လို့ရှင်ရောက်လာလေးပဲရှိတယ်ရှင်ရောက်လာလေးဒီဖះရဲ့စကားကိုတားရတယ်တပည့်တော်ရှိတယ်တပည့်တော်ဗမာနေရမလဲဖာသမီးတော်လို့တောင်းမပြောဘူးအဲ့ဒီစကားလေးကြားတဲ့အခါမှာသမိုးတရံနဲ့မဖြစ်အောင်ဟာကျောင်းနဲ့အမိုးချင်းကွဲနေတာဒီနေရာအနေနဲ့ကြည့်မယ်ဆိုမြတ်စွာဘုရားရဲ့အသုံးပြုတဲ့ကုဋေအိမ်နာလေးကျန်တော့တယ်အဲ့တော့ရှင်ရရှင်ရဟုလာလေးကကုဋေထဲမှာသွားပြီးနေရချင်တယ်တ냐လုံးငုံနေတဲ့အချိန်အာရုံတက်တဲ့အချိန်ကြီးသူစောင့်အားကြတယ်အဲ့ဒီအချိန်မှာမြတ်စွာဘုရားကကုဋေအိမ်နာကိုလာတဲ့အချိန်မှာဝိနည်းပန်းဆိုင်ရာမှာကျမတို့လိုကုဋေအိမ်နာသွားတဲ့အခါမှာအနှင်းစလို့တကားဖွင့်နာတော့နော်တကားတုံငုံငုံခောက်တာလို့မလုပ်ရအောင်အပြင်ကနေချောင်းဟန်ရတယ်ချောင်းဟန်ရင်အတွေးမှာလူရှိရဆိုအတွေးရလူကလည်းချောင်းပြန်ဟန်ရတယ်အဲ့တော့ဖះကနေပြီးတော့သူ့ကိုယ်ဒီအိမ်နာကိုထုံးစံနေသူဝီနီအတိုင်းပဲချောင်းဟန်လိုက်တယ်အဲ့ထဲကချောင်းဟန်တန်ကြဟဲ့အဲ့ထဲကဘသူတို့တပည့်တော်ရာဟုလာပါဖះဘာဖြစ်လို့လဲအရှင်ဖះမိန်တော်မူတဲ့အတိုင်းသာမဏေများနဲ့ယဟန်များဒီတမိုးတရံထဲမှာအတူဟာဗရင်းမသုံးအောင်ဆိုရတဲ့တပည့်တော်နေရဆိုဖះကအကြောင်းအစင်မပြေခဲ့တော့သင်းချက်ဆိုပြန်လုပ်ရတယ်အဲ့ဒါလည်းတော့ဆက်တာကုန်မင်းရှင်သာရှင်ရဟုလာလေးဒီတနေ့တော့နေ့တိုင်းကစားကြတဲ့အခါမှာတဲပုံလေးကစားတိုင်းတဲပုံလေးမှာရှိတာကိုတဲလုံးလေးတွေကင်သူကစဉ်းစားတယ်ငါ့ကိုပြုံးစုံဆုံးမှမယ့်အပြစ်ကိုငါ့ရဲ့အပြစ်ကိုညွန်ပြမယ်ဆရာပြီဒီလိုတဲလုံးနဲ့အညာရှိရင်သိကောင်းပါပဲကိုယ့်အပြစ်ကိုညွန်ပြဆုံးမှာကဘာလို့ထင်ရှင်အိုးညွန်ပြတယ်လို့သူကတင်စားတယ်နော်အဲ့ဒီလိုသာအပြစ်ကိုကိုယ့်အပြစ်ကိုရှာဖွေပြီးတော့ညွန်ပြပေးကိုယ်ကဒါတွေကိုသာပြင်လိုက်လို့ရှင်ကိုယ်ဒီစိတ်လုံးကြောကောင်းတဲ့ဘဝရောက်မလားမရောက်ဘူးလားဒါကြောင့်အဲ့ဒီရာဒီတော့ဆက်စရာကုန်မင်းကျမတို့ကြတော့ပြောင်းပြန်နော်ကျမတို့ကဒီကုန်မရှိဘူးကိုကလုံးမဲ့ကြံဒါလေးရလေကောင်းလို့ရင်ကောင်းမှာပါပဲလို့စိတ်ကရှိနေတော့တယောက်ကနေဟဲ့ဒါလုတ်ဆိုဒါလုတ်လေမိသားပဲဖြစ်နေလာလုတ်ခိုင်းအဲသူများခိုင်းလို့တော့လုတ်ဘူးဆိုလုတ်တော့ဘူးခိုင်းဆိုရင်မတရပြလိုက်တယ်ကန့်လန့်တိုက်ရှင်တယ်ဒါကြအဲ့လိုဖြစ်လာတော့ပြုံးစုံဆုံးမလို့မနှူးညံ့တဲ့အတွက်ကြောင့်ဘာဖြစ်လဲဆိုတော့ဖြစ်ထန်မှုဖြစ်လာတဲ့အတွက်ကြောင့်ဒုက္ခစားတဲ့ဒုက္ခစားဆိုတဲ့ကြောင့်ပြုံးစုံကဖြစ်လာတဲ့ပုံကိုယ်ကိုမဆုံးမလို့ဒါကြောင့်ကျေးဇူးတော်ရှင်ရွှေရင်သာဆရာတော်ဘုရားကြီးကနေကိုယ့်အပြစ်ကိုညွန်ပြလို့ရှိရှင်ရှင်ဦးညွန်ပြတဲ့သူလို့သဘောထားပါဆိုပြီးကျမတို့ကလေးတွေကိုယဉ်ကျေးမှုသင်္ကန်းကစားပြီးတော့မင်္ဂလာတုတ်တော်မှာဆိုသူ့ဝဆဂုံနဲ့ပတ်သက်ပြီးတော့သူ့ဝဆောဟလာသူ့ဝဆောဆိုတာသူ့ဝဆက်တာဟလာကျိုးစုံဆုံးမလို့နားထောင်လွယ်တာလေးကိုဖြစ်စေခြင်းနဲ့တကြောင်ယဉ်ကျေးမှုမှာကျတော့ကြပြားလေးတွေနဲ့ဆင်ပြတယ်နော်သားတို့သမီးတို့အပြစ်အနာစာညီရင်လဲပြောပါကြားရင်လည်းပြောပါ၊ယုံမှားရင်အောင်ပြောပါ။ဒါလေးကိုဆရာတော်ဘုရားသွန်သင်ပေးတာ။ညင်လို့ရှိရင်ကိုယ့်အပြစ်ကိုညင်လည်းပြောပေးပါ။ကြားခဲ့ရင်လည်းမောင်ဘသူတော့အပြစ်လုပ်တယ်လို့ကြားခဲ့ရင်လည်းပြောပါ။စိတ်ထဲမှာတန်တရားရှိတယ်ဆိုရင်လည်းပြောပါ။ယုံမှားရင်အောင်ပြောပါ။တနာကျင်နာလို့သာပြောပါ။ဒီလိုပြောတာကိုယ်တနာလို့ပဲ။တနာကျင်နာလို့သာပြောတာပြောပါ။ကိုယ်စားနဲ့ပြန်လေပြီးတော့ဒါလေးတွေအပြစ်လေးတွေရှိရင်ညင်နဲ့ကြားတဲ့တန်တရားရှိလို့ပြောရင်တော့မှကိုယ်စားကြမှာပါဒါကြောင့်ယုံတော်မူပါကိုယ့်အပြစ်ကိုညွန်ပြတဲ့သူကိုကိုယ့်အပြစ်ကလေးညုံမုံလေးကိုညွန်ပြတဲ့သူကိုပါလေညှို့တောင်လိုပဲအပြစ်ကလေးကိုရှုပြီးတော့ပြင်ယူပါမယ်ရှေးဦးညွန်ပြတဲ့ဆရာတွေကိုစုံပြစုံပြရစီဆိုကလေးတွေကိုယဉ်ကျေးမှုသင်တန်းမှာကြပြလေးတွေနဲ့ကျမတို့ပင့်ပေးတယ်ဒါဒီပင်လင်သောဝဆက်တတာကုန်နော်သူ့ဝဆောဆိုတဲ့ဂုံဖြစ်စီဘူးဒါကြောင့်မေတ္တာသူများစီရမေတ္တာလိုချင်တယ် ကိုကလည်းသူများပေါ်မှာမေတ္တာပိုင်ရှင်ဖြစ်ခြင်းနဲ့ပုဂ္ဂိုလ်တို့သည်နံပါတ်4ပြည့်စုံအနေနဲ့ဗာဖြစ်ရမယ်သူဝဲစောဆိုတဲ့ဂုဏ်ရှိရပါမယ်တဲ့ကဲနောက်တစ်ချက်သူဝဲစောဆိုတဲ့ပြောဆိုဆုံးမလို့နားချောင်လွယ်တာနဲ့အတူနံပါတ်5မူတူတဲ့စိတ်နှလုံးသားကတော့တောဆိုဆုံးမလို့နားချောင်လွယ်တယ်ဆိုရင်မှားသွားရင်လေလေအာဒီကျမမှားသွားပါလေကျွန်တော်မှားသွားပါလေဒါလူကြီးလည်းဒီတိုင်းနဲ့ဖြစ်ရမယ်နော်မိတ္တာဆိုတာကလေးတွေမှလောက်ရမှာမဟုတ်လူကြီးရောရှိရမလားမရှိရလူကြီးလည်းမှားတယ်လောကမှာမမှားဘူးတဲ့ပုဂ္ဂိုလ်ဆိုတာမရှိဘူးဆရာပဲမိဘပဲငါတော့မြင်မှန်းတယ်မဟုတ်ဆရာလည်းမှားတတ်တယ်မိဘလည်းမှားတတ်တယ်အဖိုးလည်းမှားတတ်တယ်ဘွားလည်းမှားတတ်တယ်ကိုအမားကိုငယ်တဲ့ပုဂ္ဂိုလ်ထောက်ပြရရောပြင်နိုင်ရမလားမပြင်နိုင်ရအောင်လားကျွန်တော်တို့ရဲ့ကျေးဇူးတော်ရှင်ဟာလာပညာရန်လက်ရရန်မှာအေတတဲ့ဖြစ်တဲ့နော်ရှင်သာရိပုတ္တရာမထေမြတ်ကြီးတောင်မှအမှုကိစ္စတွေအင်တန်များတဲ့ခါမှာသင်္ကန်းစာကြီးဟာလာသင်္ကန်းမငြီးပဲနဲ့အဝန်းမငြီးသင်္ကန်းဝေးလိုက်နေတဲ့ခါမှာခုနှစ်နှစ်အရွယ်သားမငြီးငယ်လေးရနေအရှင်ပြသင်္ကန်းရလဲဟာလာရွရွစောင်းစောင်းမှာလားလို့ပြောတဲ့အချိန်မှာချက်ချင်းပါဖြစ်လေပြင်ပြတာလေဒါလေးတွေဖြစ်ရမယ်ဒါကြောင့်အဲ့ဒီလိုပြင်နိုင်ဖို့ဆိုတာမဟုတ်ဘူးတဲ့စိတ်နှလုံးသားတွေနှူးညံ့ပိန်မွေ့ပြီးတော့ပြည့်ပြည့်မှုရှိရဒါဟန့်ဆောင်မဖြစ်စေနဲ့စိတ်နှလုံးသားလည်းနှူးညံ့ပါစေတဲ့အဲ့ဒီလိုနှူးညံ့ဖို့ဆိုဝင်းအဲပြည့်စင်လေးကဝင်းစက်အနတိမာနာတဲ့အဲ့ဒါဘာဖြစ်လို့လဲအဲ့ဒါမာနာကိုတိုးနေထားလို့ငါကလက်ရရဲ့အက္ခတောကကြီးပဲဆိုမာနာထောင်နေဆိုထောင်လို့ရတာပဲတိုးတော်လည်းမထောင်ပဲနေရတယ်ငါဒီဖျားသားတော်လေးပဲသားကြီးဝေမင်းမျိုးပဲစကြဝဠာမင်းအလောင်းလျာပဲလို့မာနာတက်နေဆိုရင်တက်လို့မရဘူးလားဒါကိုခြေတုပ်ပစိုးမွေးဆွဲကျိုးတို့ချိုးချိုးနွားလာဒွန်းစန္ဒပမာတဲ့မာနကိုချုံးနေတဲ့အခါမှာပစိုးတကပစိုးတွေထဲမှာခြေတုပ်ပစိုးလောက်အောက်တန်းကျတဲ့ပစိုးမရှိတော့ဘူးအစည်းမှာတဏိတဆိုရင်မန်သုံးခုတက်နိုင်တယ်အဲ့ဒီမာနာတွေဘယ်ကြမှာပြုတ်လဲရှင်ဟန္တာကြမှာပြုတ်သွားတာအနာဂံဒီမာနတစ်ထောင်တောင်နဲ့နေကြတယ်အဲ့ဒီမာနဒီပြည့်စင်မှာထောင်လွှားတယ်လို့သူ့ရဲ့မာနနဲ့စွမ်းအားဒီမာနဆိုလောဘအုပ်စုမာနထောင်ပြီးတော့တင်လွန်သွားပြီဆိုရင်လေအဲ့ဒီမာနဒီရုံညံ့တဲ့ဘဝနော်အမျိုးဆက်မှာနေတဲ့ဘဝတွေရောက်တယ်ဆိုတာမာနကြောင့်ပဲဒါသိနေရမယ်ဒါကြောင့်မေတ္တာထားမယ်ဆိုတာမာနတက်နေဘယ်သူကမေတ္တာထားမလဲသွားမထီးနဲ့သွားမထီးနဲ့ဆိုပြီးတော့ဖြစ်ကြမှာပေါ့အဲ့တော့သူများစီကမေတ္တာကိုလည်းလိုချင်တယ်ကိုကလည်းသူများပေါ်မှာအယုတ်အလတ်အမျက်မရွေးမေတ္တာထားတဲ့ပုဂ္ဂိုလ်တို့ဒီမာနတက်လို့မရတဲ့အတွက်ကြောင့်အနာတိမာနီတဲ့မာနကင်းပါတဲ့နံပါတ်9ကျင့်စဉ်အနေနဲ့မေတ္တာအနေနဲ့ကြိုတင်ပြရမှာတန်ကျုပ်တကားတင်းတိမ်ရောင်ရွယ်လွယ်ရမယ်မေတ္တာပိုင်ရှင်ဖြစ်တဲ့ပုဂ္ဂိုလ်တို့သည်စာရေးဝတ်ရေးနေထိုင်ရေးနဲ့ပတ်သက်လို့ရှိရင်ကြုံကြုံတလို့နဲ့ကြိတ်နိုင်အောင်နေနိုင်ရမယ်ဟုတ်လားကြုံကြုံတလို့နဲ့ကြက်ကြောင်နေရမယ်ဒါကြောင့်ပြီးခဲ့တဲ့ဘက်ကပြောခဲ့သလိုဟုတ်လားသမင်းပြောပြောနဲ့ကြုံရင်လည်းပြောပြောကြိတ်ကြရမယ်မာမာကြုံရောမာမာကြိတ်ကြရမယ်ငန်းငန်းလေးကြုံသွားရောအငြင်းလေးကြိုက်တတ်ရမယ်အဆက်ကလေးနဲ့ကြုံသွားတော့လေအိုးရှာလေးတောင်မှပွင့်သွားသေးတာပဲရှာမကောင်းတာတွေတောင်ပြုတ်သွားနိုင်တာပဲဟုတ်လားအပေါ့ပေါ့ကြီးနဲ့ကြုံတော့လေသွေးတို့တောင်မှတက်တောင်ရှာစားတောင်မှရှော့စားသေးတယ်ရှော့ပြီးသားလေးတောင်ဖြစ်လို့ဆိုပြီးတော့ဘာဖြစ်လဲသူကတင်းကျိန်ရောက်ရဲလွယ်တယ်အဲ့ဒီအခါမှာအဲ့ဒီပုံကိုမျိုးတွေးလိုက်တဲ့အခါမှာငါများလေဟုတ်လားကျူးစုတဲ့သူတွေကငါများစူမလားလို့ငါများရိုက်မလားလို့ငါများချိန်မောင်းမလားလို့စိတ်ထဲမှာစိုးရိမ်နေရကနေအာမေသမင်းကတော့ပြုတ်သွားလေရဲ့ကိစ္စမရှိပါဘူးသမီးရဲ့ပြုတ်တော့လေအဝါရတက်တာဆိုအမလေးဒီအမေကပုံပြီးတော့ချစ်မလားမချစ်ဘူးလားချစ်တာပေါ့အမလေးငါ့အမေကငါ့ကိုမဆူဘူးကွအမလေးဒီကနေ့တော့အမေသမင်းအိုးကြီးကိုမာပြီးတော့ဟာသမင်းကိုမာသွားတာပဲဘယ်လိုလုပ်ရပါ့မလဲဒီကလေးမလေးတွေတလောက်တောင်မှချစ်ရသလားမပြောတော့ဘာဖြစ်လဲမာတော့လေဘာဖြစ်လဲသမီးရဲ့သွား exercise တောင်ရသေးတာပဲဆိုတော့တက်တာလေအဲ့တော့ဒီလိုအမေမျိုးဒီလိုအဖိုးမျိုးဒီလိုအဖေမျိုးစသည်ဖြင့်ကြုံရတဲ့မီးတွေတားတွေသမီးတွေတပည့်တွေလက်သားတွေအကုန်လုံးကဘာဖြစ်လဲဒီပုဂ္ဂိုလ်ဒီအော်ဘာပဲကြုံကြုံသူကတင်းတိမ်ရောင်ရဲနိုင်လို့ဆိုသီးခံတာပေါ့ဟုတ်ပြီနော်တချို့အဟောင်းလေးနဲ့ကြုံတော့လေအစ်စ်ကလေးနဲ့ကြုံရင်လည်းအစ်စ်ကလေးကိုလည်းအစ်စ်ကလေးလျှောက်ဟာဒါလေးကိုပြန်ပေးလို့အဟောင်းလေးနဲ့ကြုံတော့လေအစ်စ်သားလေးကအစ်စ်ပဲယူတာခင်ရတော့အဟောင်းပဲယူလိုက်မယ်ဘာဖြစ်လဲကြုံတာလေးနဲ့တင်းတိမ်ရောင်ရဲစိတ်မဆိုးဘူးဒါလေးဒီပင်လေးမေတ္တာကိုခံယူလို့လွယ်တယ်တဲ့နောက်တစ်ခုသူ့ဘရောတဲ့နော်မွေးမြူလွယ်တယ်ဒါကနဲ့တင်းဆက်တယ်ဟုတ်ပြီနော်ရလာလာနဲ့တင်းတိမ်နဲ့မွေးမြူလွယ်တယ် ပြုစုရအော့ပါသူဖြစ်ရမယ်ကိုယ့်အတွက်သူများဘုံမတက်တော့ဘူးတဲ့ဘယ်နေရာလေးမှာဘလို့လေးပဲကြုံကြုံငါကဘာလို့မျိုးငါကဘလို့ရာသူကြီးနဲ့ငါကမိဘပဲငါကအဖိုးပဲငါ့ကိုနေရာလေးနဲ့အမျက်ဆုံးပေးရမယ်ငါဆရာပဲဒီလိုမရှိဘူးဘယ်နေရာလေးနဲ့ဘလို့ကြုံကြုံအစဉ်ပြေတယ်လို့နေလို့ရတယ်ပြုစုမထက်ဘူးတဲ့နော်တို့ကတိတယ်မလားကောင်းကောင်းမှစီးတာနော်ဒီလိုမျိုးလေးဘင်းကားတွေပဲစီးတာမဟုတ် တဲ့အာရုံအာနာနဲ့ဆရာလိုဂုံတေရှိတဲ့ပုဂ္ဂိုလ်ကြီးစိုက်ကားကြီးနဲ့ပြင်လို့မဖြစ်ပါဘူး။အာရရရစိုက်ကားနဲ့လမ်းလျှောက်ရအောင်တက်တာသေးတယ်။ဆရာကြီးဒီလမ်းခိတ်ရတော့လေဘွက်တွေနဲ့ကားလည်းဝင်လို့မရဘူး။တိတော့နဲ့ပဲနင်းသွားတာ။အာရရရတယ်။ဟောအတုစုလွယ်တယ်ဟုတ်ပြီနော်။ဒီနေရာမှာတော့ coffee လေးပါလေးလည်းမရှိပါဘူး။ super လည်းမရှိပါဘူးနော်။အဆင်ပြေသလိုလေးဆရာကြီးရင်းနှွေးကြဟာဒါလည်းဖြစ်တာပဲ။နော်ဒါပါဖြစ်တယ်။အတုစုလွယ်နေတော့အားလို့ရဲ့ជីညိုလေးညံ့မှုရပါမယ်။သူရတဲ့မြစ်တာထားလို့လွယ်တာမလွယ်ဘူးလား။လွယ်သွားမယ်။နံပါတ်30တန်လဟုကဝုတ်တီတဲ့။သွားလာနေထိုင်မှုလွယ်ကူပေါ်ပါရမယ်။အတုံးဆောင်အပုတ်ပစ္စည်းတွေနဲ့ပါမယ်။တကယ့်မြစ်တာပိုင်ရှင်ဖြစ်တဲ့သူကပရိဘောကလည်းမများနဲ့။စိတ်သာဝင်မယ်လူမရောက်သေးဘူးအဲ့ရလေးထုတ်ကြီးရယ်ခွာကောင်းလဲပါမယ်ဓာတ်ဘူးလဲပါမယ်သူ့အတွက်ကိုလေတလေကြီးပဲလိုက်ပို့ရတာမရှိဘူးလားအောင်မလေးဘသူဝင်มาတဲ့လေလူတွေအကုန်လုံးကစိုက်ကြည့်နေမယ်ဟုတ်လားအဲဒီကြလို့ရှိရင်လည်းဒီလိုမျိုးကျမတော့လေအောက်မှာထိုင်စားလို့မရဘူးကျမဇွဲနဲ့ကလထိုင်နဲ့မှာဒီမနေ့လက်နဲ့လည်းမစားရပါဘူးဇွန်ခင်းရင်းနဲ့မှာအဲ့ဇွန်ခင်းရင်းကလည်းပါရအောင်မယ်အဲခေါက်ဆွဲလို့ပါလို့များဆိုကျမတူလေးနဲ့မှာနော်ပကံလုံးလေးလည်းပေးအောင်နော်ဟောဘာဖြစ်ကုန်လဲအဲ့ဒီရာတွေနဲ့ဘာဖြစ်လဲအပူကိန်းတာတွေများတဲခရီးသွားမလဲသူ့အတွက်ကဝင်းတုတ်ကဒပုံကြီးအထမ်းထမ်းမဲ့သူကတက်တက်လိုက်ရတယ်နော်အနေနဲ့ပါမယ်နင်းနေတဲ့အကျိုးကလည်းတက်တက်တယ်ဟုတ်လားဘာလို့ရမလဲပြုစုကိုလိုရလဲလိုက်ရအောင်မယ်အဲ့တော့ထိတ်တာသူတိောက်ခဲနော်သို့တော်လဲသူ့မှာအပူတွေပါလားမပါလားအဲ့တော့အားလုံးကဘာဖြစ်လဲနော်အဲ့တော့မိတ္တာထားဖို့မလွယ်ဘူးပေါ့ဒါမျိုးသိရင်တော့ဘာလို့ရမလဲသွားလာနေထိုင်မှုပေါ်ပါမယ်ဒါနဲ့ပတ်သက်ပြီးကျေးဇူးတော်ရှင်မြတ်စွာဘုရားညံ့များသည်တဲ့အတောင်သာလင်ဝင်ရှိတယ်တတိုက်ကနေတတိုက်တနေရာနေတနေရာငှက်ကလေးတွေပြောင်းသွားမယ်ဆိုကျမတို့လိုအိတ်ရလိတ်ပါလားမပါဘူးထုတ်ပါလားမပါဘူးဗာလေးပဲပါတယ်သူ့ရဲ့အတောင်လေးသာလေဝင်ဖြစ်တယ်လို့ပဲတန်လဟုကဝုတ်တိဝင်ချင်းပေါ်ပါရမယ်အမှုကိစ္စနေပါရမယ်အပူကိစ္စတွေသိရဘူးတဲ့နောက်တစ်ခုကတန်တိန်တရိယနော်တန်တိန်တရိယဆိုတာပါတယ်တီတီငိမ်ငိမ်အင်္ဒြေရှာမေတ္တာပိုင်ရှင်ကဟိုကြည့်ဒီကြည့်နော်ဟိုနားထောင်ဒီနားထောင်ဟိုအရှုဒီအရှုဟိုအလေးမြည်ဒီအလေးမြည်နဲ့မဖြစ်ရဘူးတဲ့ဒါမေတ္တာပိုင်ရှင်ဆိုတာအင်္ဒြေရှိရမယ်သက္ခုသောတာဌာနစင်ဝါကာယမနဆိုတဲ့အင်္ဒြေ6ပါးမှာအဲ့ဒါတည်ငြိမ်မှုရှိရမယ်နိဗ္ဗကောတဲ့အဲ့ဒီလိုအင်္ဒြေရှိရတယ်လို့နိဗ္ဗကောဆိုရင်ဟဲ့လားဖြန့်ချိန်နိုင်တဲ့ပညာရှိရမယ်ရင့်ကျက်သောပညာရှိရမယ်ဘယ်အရာမဆိုသိကနေသူများတစ်ခါလေးလာဂုံးတိုက်ကြတယ်ရောမရှိဘူးလားတပည့်အရင်နဲ့ဆက်ဆံကြပြီဆိုတယောက်ကဘသူကဘလို့ပါအဲ့ဒီဘသူကတော့ဘာဖြစ်တယ်ဆိုတယောက်ကလာပြောရင်အဲ့ပြောတဲ့စကားပဲနားလဲဝင်လာပြီးတော့အဲ့တယောက်ကိုမင်းလာမျိုးဆိုရင်အဲ့နိဗ္ဗကောမဖြစ်ဘူးအကြာရမှာချိန်ရတယ်ခေါင်းဆောင်ကောင်းဖြစ်မယ်ပုံပုံများအများကျိုးတည်ဖို့ရဆောင်နေသူဒီပိုစကားဒီစကားပြဿနာတစ်ခုဖြစ်ပြီးဆိုအကောင်လုံးကိုချင်းချိန်နိုင်တဲ့စွာရှိရမယ်တချို့ဆိုရင်အဲ့လိုမဟုတ်လေဟိုအောင်ပြောတာအဲ့ဒီပြောတဲ့စကားပဲနားလဲဝင်လားမဝင်လားအဲ့ဒီပုံပုံမျက်မှန်စိမ်းတက်ပြီးတော့တောက်လျှောက်ကြည့်တော့တာပဲအဲ့ဒါဆိုရင်နိဗ္ဗကောမဖြစ်ဘူးเนาะတက်တက်ဆောင်းနေဖြစ်တယ်မအောင်မြင်နိုင်ဘူးတဲ့ဒါလေးသိရမယ်နိဗ္ဗကောအတိဉာဏ်ရင်းကျက်ရမယ်အပ္ပကပ္ပမေတ္တာပိုင်ရှင်ဖြစ်မဲ့သူကရိုင်းဆိုင်နဲ့အပြုအမူကျင်းရမယ်ရှင်ကျေးရမယ်နော်အရှိမမုဒ္ဓုကိုပါခဲ့ပြီအရှိမဥစုသူဥစုတွေပါခဲ့တယ်လို့အခုလည်းအပ္ပကပ္ပဟလာဒီနေရာမှာခက်ခက်တန်တန်ရိုင်းရိုင်းဆိုင်ဆိုင်မောင်မောင်မောင်တွေတချို့ကဝစီကံနဲ့လေစိတ်ကတိတ်တန်တန်နေတော့ဝစီကံနဲ့ပက်ကနေဆိုပြန်ပြောလိုက်တာမရှိဘူးလားကာယကံကရောရှိတယ်အဲ့ဒီပုံစံမျိုးတွေမေတ္တာမရပါဘူးတဲ့ဒါကြောင့်အပ္ပကံဘောရိုင်းဆိုင်နဲ့အပြုအမူမျိုးကျင်းမှာယဉ်ကျေးရမယ်ယဉ်ကျေးတာကိုကလေးလေးတယောက်ယဉ်ကျေးတာကိုကြည့်ရင်ရောဖြည့်တဲ့ပုံစံတိုင်းကချစ်ခင်နဲ့တက်မှုမရှိဘူးလားရုပ်စွာဆုံးတရိစ္ဆာန်တကောင်ရိုင်းဆိုင်တရိစ္ဆာန်ကြီးကြားကြီးတွေချင်းသေးကြီးတွေရိုင်းရိုင်းဆိုင်ဆိုင်ကြီးပင်မဲ့ကြာပုတ်ကလေးဟုတ်လားနှင်းနှံလေးပြလိုက်တာနဲ့အမျိုးမျိုးအသုံးခံနိုင်တယ်ဟာလိန်မာလိုက်တဲ့စင်လိန်မာကြီးဟာလိန်မာလိုက်တဲ့ကြားလိန်မာကြီးချင်းသေးလိန်မာကြီးဆိုမိတာလွယ်လားမလွယ်လားသူ့လေဆန်းမွေးလေးလာပုတ်တဲ့အထိကိုယဉ်ကျေးနေတယ်ဟုတ်လားသူ့ရဲ့လိန်မာယဉ်ကျေးမှုတွေတစ်ဖက်ကမိတာပြန်ရတယ်ရိုင်းဆိုင်နေအနာမကတ်တော့ဘူးဒီသဘာဝပါလေတဲ့နောက်တစ်ခုနံပါတ်14 ကုလေတော့နနုဂေတော်ကုလေအနနုဂေတာဆိုတာပါလဲဆိုရင်မေတ္တာထားတဲ့ပုဂ္ဂိုလ်တို့ဒီကျင်းမြောင်းတော့ဟလာဒီနေရာမှာလူမျိုးစွဲဆရာစွဲတကာစွဲအကုန်တင်းရမယ်ကိုဓမ္မမိတ်ဆွေတွေပေါ်မှာပဲမေတ္တာထားမယ်ကျန်နေမသိတဲ့ဆိုမေတ္တာမထားနိုင်ဘူးဓမ္မမိတ်ဆွေပါရမီပြည့်စုံကနန်တက်ဖူးတယ်နော်တက်ဖူးရင်ဒီမနဲ့ဓမ္မမိတ်ဆွေပဲဟမ်မတက်ဖူးဘူးသွားဒီလိုမလာရဘူးကြီးမြောင်းတာမဖြစ်ရဘူးနော်ဒါပြရမယ်တို့မြန်မာလူမျိုးတွေကျန်တာပါစေကျန်တာတွေမပါဘူးနော်အဲ့လိုမျိုးဆိုရင်ကြီးမြောင်းတာဖြစ်မယ်လူမျိုးဆွေတို့ဘုရားဘာသာဝင်နေတာအဓိကကျန်တဲ့ဘာသာမဟုတ်ဘူးဖះရရဲ့အဆုံးအမဒီဘာသာမရွေးလူမျိုးမရွေးအိုနာတဲ့ဒုက္ခကလွတ်စေဖို့ပဲဒါကြောင့်ကျမတို့ဓမ္မမိတ်ဆွေတို့ဒီကိုယ့်ရဲ့ကံပြုတ်ခဲ့တဲ့ကံတော်မူတည်ပြီးတော့ကိုယ်နဲ့ဆက်ဆိုင်ရာပုဂ္ဂိုလ်တွေနဲ့ဖြည့်ဆက်ပြီးတော့တခါလေကျမတို့မြန်မာလူမျိုးကြီးပဲဖြစ်တာမှမဟုတ်တာဟုတ်လားတခြားလူမျိုးတွေနဲ့ရောမတွေ့ထိနိုင်ဘူးလားကိုယ်ကိုယ်ဝယ်မှုဘာသာတွေလည်းကိုယ်ပြောင်းနေချင်းပြောင်းနေနေတယ်တို့တော်လေဓမ္မရဲ့နေမှာဘာမှမရွေးအကုန်တူရမယ်ဒါကြောင့်မေတ္တာပိုင်ရှင်ဒီဘာသာမရွေးလူမျိုးမရွေးရှိနေရမယ်ဒါကြောင့်မေတ္တာတရားနဲ့ပတ်သက်ပြီးအဓိကရှင်းနိုင်တာဒီပြောကြမယ်ဆိုရင်ဗုဒ္ဓရဲ့အဆုံးအမဒီမေတ္တာကရုဏာမုဒိတာဥပေက္ခာဆိုရယ်ဗြဟ္မဝိဟာရတရားဗြဟ္မစုတရားရှိကြမယ်ဆိုရင်ပြောကြမယ်ဆိုရင်ပို့ပေါင်ကိုလံထောင်းတယ်လို့ပဲနော်ဗုဒ္ဓဘာသာဝင်ကြီးဖြစ်တော်လဲမေတ္တာဒီအထွတ်မတက်ဘူးခရစ်စတန်လို့ပြောလို့ရတယ်ပုဂ္ဂိုလ်ကြီးမေတ္တာဒီတကယ်ကိုအဓိပတိတက်လားမတက်ဘူးလားဘလောက်ပဲဖြစ်စေယောဂဝေဒနာဖြစ်စေပွေပိုက်ပြီးတော့နေနိုင်တယ်။နော်နှုံငါယောဂကြီးဖြစ်နေသလား။ကုသယောဂကြီးတွေဖြစ်သလား။ကျွန်တော်တို့ကဗုဒ္ဓဘာသာဝင်တွေဖြစ်တော့လေဖြစ်တဲ့နေရမှာအဲ့လောက်မေတ္တာမလားကုသတယ်ဆိုနည်းနည်းလေးအနောက်ကရောက်သွားတယ်ဟုတ်တယ်လား။အဲအရေးတရွေ့ရွေ့နဲ့နှုံငါယောဂကြီးဖြစ်တယ်ဆိုရင်လေကိုယ့်တိမှာတောက်လားမတောက်လား။ဒါကိုကြည့်မေတ္တာတွေကျွန်တော်တို့ဒီအဟလာအတ္တမာနအတိုင်းတာမရှိဘူး။ကန့်တတ်ချက်ရှိတယ်။ဒါကမေတ္တာရှင်ပြီးကုလေတော့နာမည်ကြတာအတိုင်းတောင်ရှိအောင်ဒါကြောင့်ဘောင်းတောင်မြစ်တာဖြစ်ဖို့ဆိုတာလေခင်းရင်လိုက်တာနော်အဲ့ဒါကို့ပေါ်မှာစော်ကားမော်ကားဖြစ်ခန်းတီးစွန်းထားလိုက်ရင်ကို့ပြန်ပြီးတော့တီးခံပုံထားမြစ်တာထားလို့တော့မရတော့ဘူးဒီဘာသာတို့ဘာသာကိုဘလို့လောက်တာပါဖြစ်တယ်ညာဖြစ်တယ်ဆိုမြစ်တာဒီအပြစ်မလာပါဘူးဒါကြောင့်ဖခင်ဘာသာမရွေးလူမျိုးမရွေးတကယ်ကြင့်ကြံလဲဆိုတကယ်မြစ်တာကျင့်စဉ်တိုင်းကျင့်တကယ်မြစ်တာရှင်ဖြစ်မယ်နံပါတ်15နောက်စခုတ်တာမာစရိတ်ကိစီရေနာဝင်ယူပရိဥပဝရေယအဓိကမင်းကသူတော်ကောင်းတို့ကဲ့ရဲ့ပါဆိုရင်အနှဲငယ်ညတော့မကောင်းမှုတောင်မှတိုးတဲ့အနှဲငယ်ညတော့မကျင့်ရတဲ့မေတ္တာမူကျင့်ကြံဖို့ဆိုရင်15ချက်15ချက်ဆိုတာတစ်ချက်ချင်းတစ်ချက်ချင်းပြောလို့ဒါ15ချက်တကယ်အချုပ်ပြောရင်တင့်နဲ့15ကျင့်နိုင်ကျန်တာပြီးပြီးသားပဲနော်ဒါကြောင့်နံပါတ်1နဲ့15ကိုလာကျင့်မှာများများမကျင့်နိုင်ရင်တင့်တောင်မကျင့်နိုင်ရင်15ဖြစ်အောင်နေလိုက်အဲ့15အချုပ်ပဲပညာရှိတို့ကဲ့ရဲ့မယ်အမှုမျိုးကိုစိုးစင်းတော့မှမပြူးဆိုကျန်တာတွေကပါလာမပါဘူးလားဒါကြောင့်သူများတွေကဲ့ရဲ့ခြင်းကဲ့ရဲ့ပလဲဆိုပညာရှိသူတော်ကောင်းကြီးတွေမကဲ့ရဲ့မည်စီနဲ့အဲ့ဒီလိုမကဲ့ရဲ့မအောင်နံပါတ်1တက်ကော့ကျင့်စွမ်းနိုင်လိုက်မယ်ဆိုရင်တင့်နဲ့15ကျင့်နိုင်တဲ့သူဒီအလဲ73ချက်ကျင့်ပြီးသားဖြစ်သွားပြီ။ညံ့ညံ့မကျင့်နဲ့တော့နော်။အမလေးတန်လဟုတ္တဝုဒ္ဓိလေးဘာတွေလဲ။ဒီမှာတော့ဟာငါတို့အဲ့ဒီလေးတွေဘာတွေတော့တဲမနေတော့ပါဘူး။တန်လဟုတ္တဝုဒ္ဓိဖြစ်အောင်နေပါလေမလုံးနဲ့။15အချက်ကလေးကိုကြည့်လိုက်။ပညာရှိတို့ကဲ့ရဲ့မယ်ဆိုပညာရှိတွေကဒီလိုအပုပ်ကိစ္စတွေညာနေကြိုက်လားမကြိုက်လား။မကြိုက်ဘူး။ဒီအချက်ကလေးကိုတတိထားလိုက်။မုဒုလည်းဖြစ်ပြီးသားပဲ။တက်ကောလည်းဖြစ်ပြီးသားပဲ။ဥစုလည်းဖြစ်ပြီးသားပဲ။တန်နေတရိယရောပညာရှိသူတော်ကောင်းကြီးတွေများရှေ့ကကြွသွားတဲ့ရဟန်းရဲ့ခြေတော်ဟောပဲကြည့်ပြီးတော့ကျေးဇူးတော်ရှင်အဝပြန်ဆရာတော်ဘုရားကြီးဆိုဒီလိုကြွလားမကြွလား။ဩဒီလိုဆိုငါတို့ကလေပိုကြည့်ဒီကြည့်ကြည့်ယုံနေမကောက်သူများကာယံတကားပိတ်ထားသွားချောင်ကြည့်အဲဒီလိုမျိုးတွေအစဉ်ဖြစ်ဆိုမဖြစ်တော့မေတ္တာပိုင်ရှင်ဖြစ်ဖို့ဘယ်လိုလုပ်လို့ရမလဲနော်။ဒါလေးသိရမယ်။ဒါကြောင့်နဲ့ကရဏီယကနိဥပဝရေယုံတိနှစ်ကာထာခွဲတိမေတ္တာရဲ့အခြေခံမူ15ချက်ဖြစ်သွားပြီနားလည်ပြီပေါ့နော်ဒါလေးသိရအဲ့ဒီမှာမှဂွင်းဆက်လေးကျွန်တော်တို့ဆက်ပြီးတော့ကြည့်ရအောင်ဆက်ပြီးတော့နောက်တစ်ပိုက်ကဘာလဲသူခိနောဝခေမီနောဟောတုတပ္ပတတ္တာဘဝန္တုသူခိတတ္တာဆိုရယ်နှစ်ဃာတာခွဲတီမေတ္တာပို့နေပါ့မေတ္တာပို့နေဖြစ်တဲ့အတွက်ကြောင့်သူခိနောဟောတုခေမီနောဟောတုတပ္ပတတ္တာဘဝန္တုသုခိတ္တတာဆိုသုခိနောဟောတုချမ်းသာကြပါစေ။ခေမီနောဟောတုဒီကင်းကြပါစေ။သုခိတ္တတာဘဝန္တုသုခိတ္တတာဆိုတော့ဘာဖြစ်လဲ။ကိုယ်စိတ်နဲ့ဖြာချမ်းသာချမ်းသာကြပါစေဆိုတာဒီမေတ္တာတုတ်လာမေတ္တာပို့နည်းပဲ။သုခိနောဟောတုခေမီနောဟောတုသုခိတ္တတာ ဘဝံတုဒုက္ခိတ္တဟာလာဒုက္ခိအတ္တံကပါဘူးဒုက္ခိနောဟွန်တုခေမိနောဟွန်တုသဗ္ဗတ္တာဘဝံတုဒုက္ခိတ္တကိုစိတ်နဲ့ဖြာကျမ်းမာချမ်းသာကြပါစေဆိုပြီးတော့ဒါပေမေတ္တာပို့နေပြန်ပြီးလို့ရှိရင်နာပရောပရံဆိုတာတခါတာနာပရောပရံတခါတာဆိုတာနာပရောပရံနိကုတ်ဘေသာနာတိမေညေသာကတစီနာကေစီပြာရောတနာပိကပညာနိညာနိညတ္တဒုက္ခမိတ်ဆေယဆိုတဲ့တခါတာကမေတ္တာရဲ့သဘောတဲ့မေတ္တာရဲ့သဘောဆိုတာတယောက်တစ်ယောက်မေတ္တာထားတဲ့နေရာမှာတယောက်တစ်ယောက်အပြင်မြင်သိမှုမရှိရဘူးတယောက်ပေါ်တယောက်မထင်မြင်မရှိရဘူးเนาะတယောက်ပေါ်တယောက်မချုပ်ချေရဘူးဒါဆိုရင်တယောက်တယောက်မေတ္တာတကယ်ဖြစ်လို့ဆိုတချို့ကလေတယောက်တယောက်ကိုမေတ္တာရှိတယ်လို့ကိုထင်ထားတယ်တကယ်တမ်းကျတော့မေတ္တာရှိတာမဟုတ်ဘဲနဲ့ဖြစ်နေတာဖြစ်တတ်တယ်ဖြစ်တယ်ဆိုတော့တဏှာကြီးဖြစ်သွားတာပေါ့နော်တဏှာကြီးဖြစ်နေတယ်မေတ္တာရှိမှာဟုတ်ဘူးဒါကြောင့်မင်းပို့သွားမသွားရအောင်နော်ငါမပါလဲမသွားရကြည့်ပြန်ပြီအဲ့လိုမကြည့်နဲ့ဒီလိုမကြည့်တာမကြိုက်ဘူးနော်သူ့မင်းကိုလည်းကြည့်နေရရင်မကြည့်နဲ့ငါရှိရကာထားနေစသည်ဖြင့်ဟဲ့လားအိမ်ရှိရနေအိမ်ကြီးမတက်နဲ့ဘာမစားနဲ့နော်မင်းအဲ့ဒါလေးစားလို့ရှိရင်မင်းတအားကြီးဝတက်လာရင်ငါ့ပဲနေမယ်မင်းငါပြင်းနေစိုးစရာလည်းမစားနဲ့ဒါတွေကမကောင်းသူ့ဆိုချစ်တယ်ထင်ပြီးတော့လေပေါက်ချယ်နေတာမရှိဘူးလားထုတ်ချင်နေအတားဒီမေတ္တာရှင်ရဲ့တဘာဝမှာနာတော့ပြန်နိကုတ်ဘေထတယောက်နဲ့တယောက်ဟာလာထုတ်ချင်ခြင်းအထင်မြင်သေးခြင်းမရှိပါစေနဲ့တဲ့ဟုတ်ပြီနော်နာတိနေညေတကတ္တစီနာကိန်စီဗျာရောတနာပရိကတိညညီညာမင်းညက်တာဒုက္ခမိတ်ဆေရဆိုတာဒီမေတ္တာနဲ့ပတ်သက်လို့ရှိရင်သဘောပါပဲဒါကြောင့်အချက်ကလေးအနေနဲ့လိုရင်းလေးပဲပြောမယ်ဒါလေးကောင်းလို့နော်မေတ္တာထုတ်ထည့်ရခြင်းစဉ်လေးမေတ္တာဆိုတဲ့သဘောဒီတယောက်နဲ့တယောက်အမျက်မထားပါနဲ့တချို့ကကိုယ့်လိုဆန္ဒမပြည့်တေးထားတာမရှိဘူးလားအဲ့ဒါမေတ္တာရဲ့သဘောမဟုတ်ဒါကြောင့်မေတ္တာရဲ့သဘောဒီနံပါတ်3ကာထားတယ်နော်ဒါမြင်ရတယ်တယောက်နဲ့တယောက်အမျက်မထားရဒါတစ်ချက်ရသွားပြီတယောက်နဲ့တယောက်မထင်မဲ့မြင်မလို့ရတချို့ကလေအထင်သေးတာမရှိဘူးလားတယောက်တယောက်အထင်သေးတာရှိတယ်အဲ့ဒီလိုမထင်မဲ့မြင်မလို့ရဘူး तू ကပညာမတတ်ပါဘူးအဲ तू ကငါးလောက်လည်းမချောပါဘူးငါးလောက်လည်းမရရောပါဘူးဒါမထင်မဲ့မြင်ဖြစ်နေတာမထင်မဲ့မြင်မရှိရဘူးနမမထင်မဲ့မြင်မပြုနဲ့ဆိုဇက်တဲ့ပါဖြစ်နေအထင်မသေးရဘူးအထင်မသေးပါနဲ့နောက်တစ်ခုမချုပ်ချယ်ပါနဲ့မေတ္တာရဲ့သဘောတည်းချုပ်ချယ်မှုမပါရအောင်။ तू ကကိုချုပ်ချယ်လိုက်ရင် तू စိတ်ရဲသွားမှာမစိတ်ရဲဘူးလား။စိတ်ရဲနေစား तू အချို့တကယ်လိုလားတဲ့မေတ္တာရှင်ရဲ့သဘာဝတည်းတယောက်နဲ့တယောက်မချုပ်ချယ်ပါနဲ့။နောက်ဒါသိရမယ်။နောက်တစ်ချက်ကတယောက်ဒုက္ခရောက်တာကိုမလိုလားရအောင်။ကိုယ့်ရဲ့တောင်းဆိုမှုကိုယ့်ရဲ့အဲ့လိုက်ဒါကြောင့်သူ့မှာကျင်းကျက်သွားနေခြင်းပဲ။သူ့မှာစိတ်တင်ပန်းသွားနေခြင်းပဲ။ဆိုရင်ကိုယ်ဒါကိုမလုပ်နေတော့ဒါမေတ္တာရှင်ရဲ့သဘာဝအချို့လိုလားခြင်း။နောက်ဒါကြောင့်နာပရောပရံစာမေတ္တာရှင်ရဲ့သဘောနံပါတ်၄မာတာယတ္ထံနိယံပုတ္တမာယုတာဧကပုတ္တမနုရက္ခေဆိုရဲအပိုက်ဒီမေတ္တာရှင်ရဲ့စိတ်ထားပါတဲ့မေတ္တာပွားကြနဲ့မေတ္တာထားတဲ့ပုဂ္ဂိုလ်တို့ဒီဘယ်လိုစိတ်ထားရမလဲမိခင်ဒီမိမိယင်မပွားသောတကူဒီသောတာကိုအသက်ရှင်စေရန်အပြင်စောင့်ရှောက်ပြီးတကယ်တို့ဒီစကလုံးလေးထဲမှာမိခင်လို့ပါတယ်ဖခင်လို့မပါဘူးเนาะမိခင်ဒီမိမိယင်မဖွာတော်လို့ပါထားတယ်မွေးစားသားလို့မပါဘူးကိုယ်ယင်ကဖွာတော်ကိုယ်ယင်ကဖွာတဲ့သားမှမှသားအများကြီးကိုဖွာထားတယ်မိခင်လို့မပြောဘူးသားတူဒီတော်ကိုယ်ယင်ကလည်းဖြစ်တဲ့ကိုယ်ဖွာထားတဲ့တူဒီတော့သားလေးပဲရှိတယ်ဆိုတော့အဲ့ဒီသားလေးကိုအသက်ရှင်စေရန်ဘာဖြစ်လဲအစဉ်စောင့်ရှောက်သလိုပဲတဲ့မေတ္တာပိုင်ရှင်တို့ဒီတတဝါတိုင်းပေါ်မှာမိခင်ကသားပေါ်မှာစိတ်ထားတယ်လို့အတောအားလုံးပေါ်မှာတညီတဲ့ထားရမယ်အကျိုးလူလာရမယ်ဒီသားလေးထဲလာလို့ဆိုကို့အသက်တောင်မှာပေးရမလားပေးနိုင်တယ်အဲ့ဒီလောက်ထိမိခင်ဒီကို့ရင်ကဖွာတယ်တူရီတော့သားကိုအသက်ရှင်အောင်အစဉ်စောင့်ရှောက်ပြီးတကယ်တို့ပဲเนาะဒါလေးကိုသတိထားရမယ်ကဲနောက်တစ်ချက်ကဘာလဲဆိုရင်မစ်တင်စတပ်ပလောကသမီးမာနတံဘာဝရေအပရိမာနံဥဒ္ဓအဒောစသီရိယင်စအတံပါတံအဝေရာမတပတံစမစ်တာရဲ့နေပေမစ်တာပွားတဲ့နေရာမှာတဲ့ချင်းချင်းမြောင်မြောင်မပွားပါနဲ့အတက်အောက်ပီလာ เนาะอโลซုံเนาะโลกมาปွားရမယ်ဒါကြောင့်မေတ္တာပွားတဲ့နေရာမှာလူဘုံမှာနေတဲ့အတွက်ကြောင့်လူဘုံတစ်ခုတည်းမဟုတ်ဘူးလူဘုံအပါအဝင်30ဘုံအကုန်လုံး30ဘုံမှာ16ဝလာတစ်ခုတည်းမဟုတ်ဘူး16ဝလာအတိအချေအနန္တအတိပွားတဲ့နေရာမှာကိုနေတာဒီမြောက်ရက်မှာနေလို့မြောက်ရက်မှာရှိတဲ့ပုံကိုယ်တွေပဲမထားရအောင်အရှိအနောက်တောင်မြောက်ဆိုပြီးတော့ဟလာအသက်အောက်ဒီလာအရက်ဆယ်မျက်နှာလုံးမှာကျင်းမြောင်းခြင်းမရှိတော့မေတ္တာပွားဒါကြောင့်မေတ္တာရဲ့နေပေဟုတ်ပြီနော်အလုံးစုံသောလောကဓာတ်တစ်ခုလုံးအလုံးစုံသောအရက်ဆယ်မျက်နှာလုံးအရက်ဆယ်မျက်နှာဆိုတော့အရှိအနောက်တောင်မြောက်အရှိတောင်အနောက်မြောက်အစပြီးရင်ဒီလိုမျိုးအထက်အောက်ပြီးအထက်အောက်ဆယ်မျက်နှာလုံးသွားရမယ်နောက်တစ်ခုကတိတ်ထန်စရံနိပိန်နောဝတရားနောယာဝသက်တာဝိတမိတ်တော်ဆိုတော့ဒီနေရာမှာမေတ္တာပွားတဲ့နေရာမှာတဲ့မေတ္တာပွားတဲ့အထင်ကြီးထိုင်နေတဲ့အချိန်မှာမေတ္တာပွားရမှာမဟုတ်ပါဘူးအခြားအခြားကမ္မဋ္ဌာန်းနေရာစသော်ဆိုထိုင်ခြင်းဣရိယာပုတ်မေတ္တာရဲ့သဘာဝကတိတ်ထန်စရံနိတိန်နောဝတရားနောယာဝတ္တလို့ပြောတဲ့အတွက်ကထိုင်တာလည်းရတယ်ရက်တာလည်းရတယ်လျောင်းတာလည်းရတယ်တွားတာလည်းဣရိယာပုတ်၄ပါးလုံးမေတ္တာပွားနိုင်ပါတယ်ဟုတ်ပြီနော်ဒါလေးမြင်ပြီးပြီဆိုရင်နောက်တစ်ချက်ကဒိဋ္ဌိံစအနုပက္ခံမသီလဝါဒတ္တိနတံပံနောကာမေတုဝိနည်းယဂေတံနာယိဇာတုကဗ္ဗတေယနာရေတိဆိုမေတ္တာသုံးရဲ့အဆုံးလေးကမေတ္တာတမထကနေဝိပဿနာကုသွားတာမေတ္တာဒီခုနအဆင့်ထိ6အထိဒီမေတ္တာပွားနေအဲ့ဒါမေတ္တာတမထမေတ္တာဒီပယ်ထိရနိုင်လဲဆိုရင်သဒုဒ္ဓဇံထိရနိုင်နေမေတ္တာကိုအပ္ပမာအပ္ပနာနော်အပ္ပနာရောက်အောင်သွားပြီဆိုရင်အပ္ပနာသမာဓိမှာပထမဇံကနေသဒုဒ္ဓဇံတိုင်အောင်သဒုဒ္ဓဇံ၄ပါးလုံးကိုရနိုင်တယ်အဲ့ဒီကနေပြီးတော့အဲ့မေတ္တာပွားနေတဲ့စိတ်အစဉ်မေတ္တာပွားနေတဲ့အချိန်မှာရှိနေတဲ့ယုံနံတဘာဝမေတ္တာထားတဲ့ပုဂ္ဂိုလ်တွေအားလုံးပေါ်မှာမေတ္တာသမထနဲ့ဝိပဿနာယုံနံတရားတွေကိုအာယုံစိုက်ပြီးတော့ဒီသမာဓိစွာနဲ့ကိုယ့်ရဲ့ယုံနံကိုအာယုံစိုက်ပြီးတော့ဝါမြလိုက်တဲ့အခါမှာမေတ္တာဝိပဿနာဖြစ်သွားတယ်နော်မေတ္တာပို့နေတဲ့ဒီကိုယ်တိုင်ကလည်းရှိနေတဲ့ယုတ်တရားနံတရားတို့ဒီမငဲဘူးတနည်းတို့ဆိုမေတ္တာပွားနေရတဲ့မေတ္တာအဖို့ခံနေတဲ့အမေအဖေအစရှိတဲ့ပုဂ္ဂိုလ်တို့ရဲ့ယုံနံလည်းမငဲဘူးစသည်ဖြင့်မေတ္တာပေါ်မှာသမထကနေဝိပဿနာရှုွက်ပညာပိုင်းဆိုင်ရာသမထဆိုသမာဓိဒီဒီဒီပါရမီတွေထည့်လိုက်မယ်ဆိုရင်နိက္ခမလည်းပါတယ်လို့မေတ္တာပါရမီရောမပါဘူးလားပါရကနေပညာပါရမီပညာဉာဏ်နဲ့စုတိုက်တခါဒိဋ္ဌိသအနုပက္ခံမသီလဝါဒတ္တနိနသံပံနောဆိုတဲ့အတွက်ကြောင့်ပုထုဇဉ်နယ်ကနေလွတ်တော်တာခံနေတဲ့ကိုရောက်သွားမယ်အဲ့ဒီကနေပြီးတော့စက်ကျိုးစားရေကာမေတုဝိနည်းယဂေတံဆိုတာဒီအနာခံကလည်းဖြစ်သွားမယ်နာဟိဇာတုကဗ္ဗတေယခုနရေဒီဆိုနောင်တဖန်တတိတန်ဒီနေခြင်းဆိုတာမရှိတော့ဇာတိကလည်းလွတ်တယ်ဆိုတာဘာဖြစ်သွားရဟန္တာဒါကြောင့်နောက်ဆုံးနံပါတ်9ဒီကနံပါတ်9မဟုတ်ဘူးเนาะချုပ်မယ်ဆိုတာ12ခုမြောက်ဒါတာတနည်းအားဖြင့်10ခုမြောက်ဒါတာဘာကြောင့်လဲဒီကရဏီညမှာ2ဂါတာခွဲသုခိနောဝမှာ2ဂါတာခွဲဆို5ဂါတာ6ဂါတာ9ဂါတာ10ဂါတာ6ဂါတာ10ဂါတာဒီမေတ္တာဝိပဿနာမှာလောကီမဟုတ်တော့ဘဲနဲ့လောကုတ္တရာဖြစ်သွားတာနားလည်ပြီပေါ့နော်ဒါဒီမေတ္တာသုံးနဲ့ပတ်သက်ပြီးတော့အချင်းလေးအချင်းလေးပဲပြောခွင့်ရပါတယ်အချင်းအသေးစိတ်ကိုတော့နောက်ပိုင်းနေအလင်းတင့်တယ်လို့မှကျွန်တော်တို့ကြည့်ပါမယ်နော်ကဲအဲ့တော့ကျွန်တော်တို့ဆက်ကြည့်ရအောင်အဲ့ဒီတော့တဲ့မေတ္တာနဲ့ပတ်သက်ပြီးတော့အခြေခံ15ချက်အဲ့တော့မေတ္တာနဲ့ပတ်သက်ပြီးတော့တဲ့ဇန်လန်းမေတ္တာပွားနည်းရှိတယ်ကုသိုလ်ဖြစ်ရောမေတ္တာပွားနည်းဆိုနှစ်ခုဒါဘုဒ္ဓတာထည့်မယ်နော်ဇန်လန်းမေတ္တာပွားနည်းကြဇန်ရောက်အောင်ဖြစ်မေတ္တာပွားနည်းဆိုရင်အဲ့ဒီအခြေခံ15ချက်နဲ့ပြည့်စုံရမယ်ပြည့်စုံပြီးတဲ့အခါမှာမိမိတည်ကျွမ်းတဲ့ပုံကိုယ်ကြီးအနေကအသက်ရှိခြင်းရှာဒီစကလုံးကြီးမေတ္တာပွားတဲ့နေရာမှာတည်သူမေတ္တာပို့လို့မရတော့ကိုယ်အင်တန်ဖြစ်တယ်ကိုယ်အမိတည်သွားပြီမေတ္တာပွားခြင်းမရတော့သက်ရှိခြင်းရှားဖြစ်ရအသက်ရှိခြင်းရှားရှိတဲ့အဲမှာကိုယ်အချစ်ခင်ဆုံးအချစ်ခင်ဆုံးဆိုတာတဏှာရာဂနဲ့ချစ်တာမျိုးမပြောလို့ကြီးညိုတယ်နော်ကြီးညိုဆုံးပုဂ္ဂိုလ်တဦးပေါ်မှာဆိုတဲ့နေရာမှာချင်းချက်ကလေးသိရမယ်အမျိုးသမီးတယောက်မေတ္တာပွားမယ်ဆိုရင်တန့်ကျင်တဲ့ဝိသဘာကဖြစ်တယ်ကို့အဖေအသက်ရှိခြင်းရှားစေအဖေသွားမေတ္တာပွားလို့မရအောင် ဟုတ်စရာအမျိုးသားပွားလို့မရအမျိုးသမီးဆိုရင်အမျိုးသမီးချင်းချင်းတွေကအကြည်ညိုဆုံးအလေးစားဆုံးပုဂ္ဂိုလ်ပွားရမယ်အမျိုးသားကမေတ္တာပွားမယ်ဆိုအမျိုးသားအချင်းချင်းတွေကအလေးစားဆုံးအကြည်ညိုဆုံးပုဂ္ဂိုလ်ပေါ်မှာတဲ့တဏှာပင်မမဟုတ်တဲ့မေတ္တာစိတ်နဲ့ခေါင်းဆုံးခြေဆုံးတစ်ကိုယ်လုံးတိမ့်ချုပ်ပြီးတော့ကျမ်းမာပါစေချမ်းသာပါစေလို့ချိန်ပေါင်းများစွာမေတ္တာပွားပို့နေရမယ်ဒါသိရမယ်နော်အဲ့ဒီလိုဇန်အနေနဲ့ထူတော်မယ်ဆိုအဲ့ဒီပုဂ္ဂိုလ်တစ်ယောက်သေးပေါ်မှာပဲချိန်မှန်များစွာပွားများလာပြီဆိုရင်အဲ့ဒီတူဒီတော်ပုဂ္ဂိုလ်ပေါ်မှာပဲသမာဓိတည်လာပြီးတော့အဲ့ဒီမှာပဲဇန်အင်္ဂါတွေပေါ်လာပြီးတော့ဇန်အဆင့်ရောက်သွားပါလိမ့်မယ်တဲ့ဒါမေတ္တာအဟုန်နဲ့ရရှိတဲ့ဇန်အဲ့တော့အဲ့ဒါနဲ့ပတ်သက်ပြီးအသေးစိတ်ဇန်နဲ့မေတ္တာပွားနည်းတွေပါတယ်ပြီးကျွန်တော်တို့ဝိသုဒ္ဓိနဲ့တို့ပါတော့မှဆိုရင်အသေးအချာအသေးစိတ်ပါပါတယ်နော်ဒီနေ့ကျွန်တော်တို့ဝိသုဒ္ဓိနဲ့ဒုတိယဇင်မှာဆိုရင်အဲ့ဒါဗြဟ္မဝိဟာရပိုင်းဆိုင်ရာကျမတို့ဒီနေ့သင်ဖို့ရှိပါတယ်နော်ဒါလေးကိုစိတ်ကြည့်ပါမယ်အကျမ်းပါလေဒီစိတ်ကဲကုသိုလ်ပြေမေတ္တာပွားနည်းကုသိုလ်ပြေမေတ္တာပွားနည်းဆိုလို့ရှိရင်နော်တဲ့ဒီနေရာမှာအင်္ဂုတ္တောပါဠိတော်လာတဲ့920မေတ္တာပွားနည်းဒါလေးဒီမှာမျိုးဆိုလိုင်းတားစေခြင်းအင်္ဂုတ္တောပါဠိတော်အင်္ဂုတ္တောဆိုတာပရိသတ်မိတ္တာမဲ့နော်ပရိသတ်မိတ္တာမဲ့အင်္ဂုတ္တောပါဠိမှာလာရှိတဲ့အပိုင်းဒီ928တွယ်မေတ္တာပွားနည်းနောက်တစ်ချက်မေတ္တာသုတ်ပရိတ်တော်လာမေတ္တာပွားနည်းလို့နည်းမျိုးမျိုးဟောကြားထားပါတယ်အဲ့တော့မေတ္တာသုတ်မှာလာရှိတဲ့မေတ္တာပွားနည်းကတော့ကျွန်တော်တို့ဟလာဒီနေရာမှာရေကေစီပါဏဗုဒ္ဓတိတတဝါသာဝရဝနဝတေတာဒီဃဝဇေဝမဟန္တာမစ္စည်းမှာရတ္တကအနုကထူလာဆိုပြီးတော့ကျွန်တော်တို့ဒါမေတ္တာသုတ်တော်လာမေတ္တာပွားနည်းအဲ့ဒါကိုပဲကျေးဇူးတော်ရှင်ပိဋကဆရာတော်ဘုရားကြီးကနေမင်းကုန်းဆရာတော်ဘုရားကြီးကနေပြီးတော့ကျွန်တော်တို့ဟလာလာပြည့်နေ့တွေဥပုံနေ့တွေမှာဖြစ်စေညနေပဲညညပဲဆိုလို့ရှင်ဆရာတော်ကြီးရဲ့မေတ္တာပွားနည်းပါလားမပါလားလုံးစုံများစွာတတဝါချမ်းသာကိုယ်စိတ်မြဲပါစေဥပယံပေကင်းစင်ဝေးငြိမ်းအေးကြပါစေဆိုပြီးတော့ကြောက်တက်မကြောက်တက်ကြီးငယ်အလတ်စသည်ဖြင့်အဲ့ဒါဒီမေတ္တာသုတ်တော်လာမေတ္တာပွားနည်းထားဖို့ပဋိသင်္ဘိဒမက်လာမေတ္တာပွားနည်းသာ928တွဲမေတ္တာပွားနည်း928တွဲမေတ္တာပွားနည်းဆိုတာနဲ့ပတ်သက်ပြီးတော့အရက်ထဲမှာမှားနေတာလေးတွေဒါကြုံလုံးလေးဖြည့်ပြောမယ်အမှားကြာရင်အမှန်ဖြစ်သွားတယ်အမှားကြာလို့အမှန်ဖြစ်သွားရင်အဲ့ဒီအမှားကြီးကိုပြန်တည့်ဖို့ဆိုတာခဲရင်သွားတယ်လို့လက်ခံဖို့ခဲရင်သွားတယ်ဒါကြောင့်မေတ္တာသုတ်တော်လာမဟုတ်ဖဲနဲ့928တွဲမေတ္တာပွားနည်းလေးကိုဒီနေ့အကျမ်းရင်းလေးဒီမှာနည်းနည်းလေးပြောသွားမယ်ဒါလေးကပြောဖို့လိုလား928တွယ်မေတ္တာလို့ပြောတဲ့အတွက်ကြောင့်မေတ္တာသည်မေတ္တာရဲ့သဘာဝသည်928ခုရောင်ရှိတယ်လို့ထင်မှတ်မှားနေတယ်မဟုတ်နော်ဒါသိနေရတယ်နောက်တစ်ချက်928တွယ်မေတ္တာဆိုတာမောင်နဲ့နှမနော်ညီမသားနဲ့အမိနော်အဲ့လိုမျိုးတွေဖြစ်တာဆရာနဲ့တပည့်သားရှိတဲ့မေတ္တာမျိုး928တွဲဇနီးခင်ပွန်းဖြစ်သူရည်စားဒီလိုမျိုးတွေဖြစ်တာကြတော့1500ကီလေပါဒီလိုအရက်ထဲမှာမှားနေကြတယ်တကယ်တော့928တွဲမေတ္တာလို့ပြောတဲ့အတွက်ကြောင့်မောင်နဲ့နှမညီနဲ့အမဟုတ်တယ်လားမိဘနဲ့သားသမီးဆရာနဲ့တပည့်ဖြစ်တာဒီ928တွဲမဟုတ်ပါမေတ္တာဆိုတာဒီတစ်မျိုးပဲရှိပါတယ်မေတ္တာရဲ့သဘာဝကအကျိုးလိုလားချမ်းသာစေလိုသောအဲ့ဒီမေတ္တာတစ်မျိုးတည်းမှာမှ928တွဲဆိုရတဲ့ကြောင့်မေတ္တာပေါင်း928မျိုးရှိပြီးတော့အဲ့ဒီ928ဒီမောင်နှမနဲ့သာဆိုင်နေမိဘနဲ့ပါသမီနဲ့ဆိုင်တာမဟုတ်928တွဲမေတ္တာဆိုတာဒီမေတ္တာပွားနည်း928မျိုးရှိကြကို928တွဲလို့တုံးထားတယ်928တွင်မေတ္တာပွားနည်းမှာပြောမယ်ဆိုရင်အောဓိတာအနောဓိတာဆိုတဲ့မေတ္တာပေါ်မူတည်ပြီးတော့ပွားနည်းတွေ꿰မယ်နော်အောဓိတာမေတ္တာနံပါတ်1ကအနောဓိတာမေတ္တာဆိုပြီးတော့မေတ္တာပွားတဲ့နေရာမှာရည်ညွှန်းချက်ကလေးတွေကျွန်တော်တို့တတ်မှတ်ချက်ကလေးတွေလိုအပ်လာမယ်နော်ဒါလေးတွေသိထားခဲ့ဖို့ဒါလေးကဒီနေ့မေတ္တာသုံးနဲ့မေတ္တာပါရမီနဲ့ပတ်သက်ပြီးတော့လည်းသိထားမယ်ဒီပေါ်မူတည်ပြီးတော့ဥပိ္ပခပါရမီကြာရင်လည်းကျွန်တော်ဒါကိုထည့်တော်မယ်เนาะဒါလေးမြင်ခဲ့စေဖို့ဒါကြောင့်မေတ္တာပွားနည်းအနေနဲ့ကြည့်မယ်ဆိုအောဓိတမေတ္တာရဲ့အနောဓိတမေတ္တာရဲ့ဆိုပြီးတော့မေတ္တာရဲ့ကဏ္ဍသည်ကျွန်တော်တို့နှစ်ပိုင်း꿰မယ်เนาะဒီနေရာမှာအောဓိတအနောဓိတဆိုတာမရည်စူးရဲ့နဲ့သွားတာကိုအနောဓိတလို့သုံးမယ်တတ်မှတ်ချက်မထားဘူးအကုန်လုံးခြုံပြီးသွားရင်အနောဓိတပေါင်းပြီးတော့ရည်စူးပြီးသွားတာကို Odita, niente, 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 Odita, niente, 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 ုံပြီးတော့သွားတာရည်မှန်းချက်မပါဘူးเนาะအဲ့ဒါလေးကိုဒရမစ်စင်နဲ့နည်းနည်းလေးရေးရအောင်အနောရိတ၅မျိုးเนาะဒီကနေစပြီးတော့ပဲရေးလိုက်ကြဆိုအနောရိတ၅မျိုးဒါလေးကနေပို့သွားရင်ပို့ကောင်းတယ်အနောရိတ၅မျိုးအနေနဲ့ကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်အာလုံးသောတတဝါဒီဆိုခြုံလိုက်တယ်เนาะအဲ့တော့အာလုံးသောတတဝါတတဝါဒီလိုရှိရင်တက်ရှိတတဝါဒီเนาะအားလုံးသောတတဝါအားလုံးသောတတဝါဆိုတာလည်းအကုန်လုံးပါသွားတယ်အားလုံးသောတက်ရှိတတဝါဆိုတာလည်းတက်ရှိဆိုတာလည်းအကုန်ချုပ်သွားတာလေအားလုံးသောကိုယ်ထင်ရှားရှိတဲ့သူတွေခန္ဓာကိုယ်ထင်ရှားရှိတဲ့သူတွေဒါလည်းပါဖြစ်တာပဲလေအကုန်လုံးကိုချုပ်နေတာပဲသမတ်ချက်နေနဲ့လူတွေပါ၊ငတ်တွေပါ၊ဗြမာတွေပါ၊ယောက်ျားတွေပါ၊မိန်းမတွေပါလို့မပါဘူး။အားလုံးသောတတဝါဆိုအဲ့တတဝါတွေမှာကျမတို့တွေရောမပါဘူးလား။အပယ်လေးပုံသားတွေရောပါမင်း။ပုထုဇဉ်တွေရောယဟန္တာတွေရောအကုန်ပါနဲ့အားလုံးသောတတဝါခြုံချလိုက်တယ်။အားလုံးသောတက်ရှိဆိုတွေကပုထုဇဉ်တွေလည်းတက်ရှိမှာပဲ။ယဟန္တာတွေလည်းတက်ရှိမှာပဲ။အကုန်ပါမင်း။အားလုံးသောခန္ဓာကိုယ်ထင်ရှားရှိတာတွေရောတူတူပဲ။အားလုံးသောဟာပုံကိုယ်တွေလို့ပြောရောတူတူပဲဒါကြောင့်ပုံကိုယ်တွေဆိုတာလည်းခြုံပြီးတော့သွားလိုက်တာเนาะဒါလေးလည်းသိရမယ်အားလုံးသောပုံကိုယ်တွေเนาะနောက်တစ်ခုအားလုံးသောအတ္တဘာဝပရိယာပဏာဆိုပြီးတော့လေအားလုံးသောเนาะမိမိရဲ့ခန္ဓာကိုယ်နဲ့ပတ်သက်ပြီးတော့ဘာဖြစ်လဲစောက်ချောက်ဒီနေရာမှာခန္ဓာကိုယ်အတ္တဘာဝဆိုအတ္တဘောရှိတာလေတူတူကြီးပဲအတ္တဘောဆိုတာလည်းဒီခန္ဓာကြီးပဲဒါကြောင့်အဲ့ဒီလိုအနောဒိတဆိုတာတတ်မှတ်ချက်မထားဘဲနဲ့ခြုံလိုက်တာလေ၅မျိုးရှိမယ်တတ္တဝါတွေတက်ရှိတွေခန္ဓာကိုယ်ထင်ရှားရှိတာတွေပုံကိုယ်တွေအတ္တဘောရှိတာလေအကုန်တူတူပဲအဲ့ဒီလိုခြုံပြီးတော့သွားတာဒီအနောဒိတပွားများရမယ်ပုံကိုယ်၅မျိုးနောက်တစ်ခုအောဒိတ5မျိုးအဲ့ဒါကယေရှုတတ်မှတ်ချက်အားလုံးသောမတတ္တဝါတွေအားလုံးသောကြာတတ္တဝါတွေဒါက2မျိုးသွားပြီဟုတ်ပြီနော်နောက်ဆုံးအားလုံးသောပုထုဇဉ်ပုဂ္ဂိုလ်တွေအားလုံးသောအရိယာပုဂ္ဂိုလ်တွေဟုတ်ပြီနော်အဲ့လိုခြုံလိုက်မယ်အားလုံးသောလူတွေအားလုံးသောနတ်လို့ပြောရင်နတ်တွေရောကျမာရီရောအကုန်ပါမလားမပါဘူးလားပါသွားမယ်ဟုတ်ပြီနော်အဲ့ဒါလေးလည်းမြင်ရတယ်နတ်တွေလူတွေနောက်တစ်ခုဘာပါမလဲဘာကြံ့နေသေးလဲအပယ်လေးပုံသားကြံ့မယ်ဒါကြောင့်လူတွေနတ်တွေအပယ်လေးပုံသားဆိုတော့ကျမတို့ကခြုံချလိုက်မယ်ပေါ့ကြိတ်ကြတယ်ပေတအပယ်ပုံကိုရောက်တာလေးဆိုအဲ့ဒီလိုယူလိုက်တဲ့အခါမှာ5မျိုးဖြစ်သွားတယ်အဲ့တော့ဒီနေရာမှာအောဒိတရည်မှန်းပြီးတော့သွားတာ5မျိုးအားလုံးသောမတတ်တဝါတွေဆိုရင်ဟလာငရဲသူလည်းပါမှာပေါ့ပြိဓာမလည်းပါမှာပေါ့ဟလာတရိစ္ဆာအမလည်းပါမှာပေါ့လူလည်းပါမှာပေါ့နတ်လည်းပါမှာပေါ့နတ်သမီးတွေပေါ့ဒီထိပါမှာပေါ့ပြန်လာမှာတော့အမမရှိဘူးပေါ့အားလုံးတော့ကြားတတဝါရီလို့ပြောလိုက်ပြီဆိုလို့ရှိရင်ဒါပရိတာပေါ့ယောက်ျားတွေဒါအိဋ္ဌိယပေါ့ပရိတာယောက်ျားဆိုလည်းဒီတိုင်းနဲ့တွားလိမ့်မယ်ပေါ့နော်အဲ့လိုမျိုးသိရပုထုဇဉ်လို့ပြောရင်ပုထုဇဉ်နေထဲမှာကြည့်မယ်ဆိုရင်အပယ်လေးပုံသားဆိုလည်းပုထုဇဉ်နေပဲလူပုထုဇဉ်ရှိမယ်နတ်ပုထုဇဉ်ရှိမယ်ဗြဟ္မာပုထုဇဉ်ရှိမယ်အရိယာဆိုရင်အပယ်လေးပုံမှာတော့အရိယာမရှိဘူးပေါ့လူရဲ့နတ်ရဲ့ဗြဟ္မာရဲ့အရိယာပြီးရင်အလုံးသောလူမနုဿအလုံးသောဒေဝနတ်ဗြဟ္မာတွေနောက်တစ်ခုပေတဟလာဖြိတ်ကြတယ်ဒါတွေအကုန်လုံးကိုခြုံလို့ရှိရင်ဒါသည်အောဒိတက5မျိုးအနောဒိတ5မျိုးရဲ့အောဒိတ5မျိုးရဲ့ပေါင်းထည့်လိုက်တဲ့အခါမှာအလုံးမှာ12မျိုးဒါကြောင့်မေတ္တာပွားမှသည်12ရောက်အဲ့ဒီ12ရောက်ကိုမေတ္တာပွားနည်းတုလေးချက်နဲ့တုလေးချက်နဲ့ပွားထည့်လိုက်အဝေရာဟွန်တုအဗျာပိစာဟွန်တုအနိတာဟွန်တုဒုက္ခိအတ္တနံပရိဟရံတုဆိုတဲ့တုလေးချက်နဲ့ပြောမယ်เนาะအဲ့ဒီလိုတုလေးချက်နဲ့ပြောတော့12နဲ့4နဲ့မြှောက်လိုက်တော့48ရောက်ဖြစ်သွားမယ်အဲ့ဒါ48ရောက်မှု48နီးဖြစ်သွားမယ်ပုဂ္ဂိုလ်12ယောက်ကို မေတ္တာပွားနည်းလေးနည်းနဲ့ပွားလိုက်တဲ့အခါမှာမေတ္တာပွားလိုက်တဲ့အခေါက်ရည်ဒီ48ခေါက်ဖြစ်သွားမယ်။အဲ့ဒီမှာမှအဲ့ဒါဒီအယံမျက်နှာမတတ်မှတ်တာ။အဲ့ဒီပေါ်မှာမှအယံမျက်နှာပါတတ်မှတ်မယ်ဆိုရင်ဒီ480နည်းကိုအယံ10မျက်နှာနဲ့မြှောက်လိုက်တဲ့အခါမှာ480သောမေတ္တာပွားနည်းဖြစ်သွားမယ်။အဲ့ဒီမှာမှအယံမျက်နှာမတတ်မှတ်တာက48အယံမျက်နှာတတ်မှတ်ပြီးက480ဆိုတဲ့ကြောင့်ပေါင်းလိုက်တော့928နည်းဖြစ်သွားမယ်။အဲ့ဒါကိုပဲ928တွဲမေတ္တာပွားနည်းလို့တုံး။ဒါကြောင့်အောဒီတာအနောဒီတာအတွဲလေးကိုယူထားလိုက်။ကရုဏာပွားနည်းကြလဲဒါပြန်သုံးမယ်။မုဒိတာပွားနည်းကြလဲဒါပဲသုံးမယ်။ဥပိ္ပခပွားနည်းကြလဲဒါသုံးမယ်။ဒါလေးသိထားဖို့နော်။ဒါကြောင့်တုလေးချက်ကလေးပြန်သိရမယ်။အလားအဝေရာဟွန်တူဆိုတာပါလေဘေးကင်းပါစေပေါ့ဟလားအဝေရာဟွန်တူအပြာပိစာဟွန်တူအနီဂါဟွန်တူဒုက္ခအတ္တနံပရိဟရန်တုသိပြီးသားပါနော်ဘေးရန်ကင်းပါစေကြောက်ကြကင်းပါစေဆေးရဲကင်းပါစေကျေးဇူးတော်ရှင်တောင်တန်းဆရာတော်ဘုရားကြီးကမြန်မာလိုလေးပြောထားတယ်ဘေးရန်ကြောက်ကြဆင်းရဲကင်း၍ကိုယ်စိတ်နဲ့ဖြာကျဲမှချမ်းသာကြပါမိမိရဲ့ခန္ဓာကိုယ်ကိုရဲ့ဆောင်နိုင်ပါစေဆိုဒုက္ခအတ္တနံပရိဟရန်တုဟုတ်လားချမ်းသာစွာဖြင့်အဲ့ဒါနဲ့မြှောက်လိုက်လို့ရှိရင်928တွဲမေတ္တာပြစ်လာတယ်အဲ့ဒီ928တွဲဒီဇမမိတ်ဆွေတို့ကျမတို့အရက်ထဲမှာအမားတွေချင်းနေတယ်လို့မောင်နဲ့နှမပဲပါလားသားသမီးနဲ့မိပါပဲလားဟုတ်လားဇနီးချင်းမောင်းနေရောမပါဘူးလားဒီထဲမှာမပါဘူးလားချစ်သူသမီးသားတွေရောပါလာပဲတရုတ်နဲ့တရုတ်ဒီနေရာမှာအဝေရာဟွန်တူဘေးရန်ကျင်းရပါစေဘေးရန်ကျင်းရပါအာနိဂါဟွန်တူအပြပိဇာဟွန်တူဒုက္ခအတ္တနံပရိဟရန်တူဆိုသလိုဘေးရန်ကြောင့်ကြဆင်းရဲကင်းပါစေစွာမောင်နှမချင်းချင်းလည်းပွားလို့ရသလိုဇနီးခင်မောချင်းချင်းလည်းပွားလို့ရတာပဲဒါကြောင့်ဒီပွားနည်းမှာယောက်ျားတွေရောမိန်းမတွေရောအကုန်ပါလားမပါဘူးလားဒါကြောင့်တရုတ်နဲ့တရုတ်ကျမတို့ကဟလာအဖြေတွေပါလေတောင်းကြတဲ့အခါကျရင်အမျိုးသားနဲ့အမျိုးသမီးလေးအဖြေတောင်းကြပြန်ပြောတယ်ဟလာဘလောက်လိုချင်တာလဲဆိုတော့1500ကျမရှင့်ကို1500တော့မပေးနိုင်ဘူး928ပဲပေးနိုင်တယ်ဟုတ်လားအမလိုချင်မှု1500တပြားမှမပြောပြောလားမပြောလားအဲ့ဒီကြတော့ကျွန်တော်တို့ကအစိုးရတွေကလည်းတချင်းပြန်ဆိုလားမဆိုလားရှင်နဲ့ကျမကြားမှာကွာဝေးတာ980နှစ်ဆိုပြီးအပေါင်းနှုတ်တော့နှုတ်လိုက်လားမနှုတ်လိုက်နှုတ်လို့ရလားမင်းကငါပေးနိုင်တာ928ဆိုကြည့်လိုက်ပေးတဲ့ထဲမှာမင်းကဥမာယောက်ျားလေးဆိုပါဆိုကိုကမိန်းကလေးဆိုပါဆိုရှင်ကိုပေးနိုင်တာကျမက928ဆိုပေးလိုက်တဲ့ထဲမှာမိန်းမတွေရောယောက်ျားတွေရောပုထုဇဉ်တွေရောအရိယာတွေရောပြိတ္တာတွေရောပါလားမပါဘူးလားမကုန်ပါဘူးအဲ့ဒါလိုမျိုးပေးလို့ရလားเนี่ยหลุโลเลยเนี่ย1500กากิเลสาเนาะกิเลสาอเจ1500มามินิตันตันมาผิดตา950ตุลราตันตันมาผิดแต่กิเลสา9502คู่ปองเนาะ1500เออ2คู่ปองไลน์มากิเลสาซะ1500ผิดตาสนีจูซะหมองแน่แน่มาเว้ยผิดผิดมีบาเนี่ยตาตมีเว้ยผิดผิดสนีขินมุมเว้ยผิดผิดအဝိဓာဟွန်တုအနိဂါဟွန်တုအပြပိစာဟွန်တုဒုက္ခအတ္တနံပရိဟရန်တုဆိုတဲ့အတိုင်းသူ့လေးချက်နဲ့မေတ္တာထားရင်မရဘူးလားရကြပါပဲရကြတဲ့အတွက်ကြောင့်ဒီနှစ်ခုကိုအပေါင်းနှုတ်လို့မရပါဘူးเนาะဒါတည်းရဒါကြောင့်မေတ္တာပွားနည်းဒီပဋိပန္နိတာမက်မှာလာတဲ့မေတ္တာပွားနည်းဒီဘယ်လောက်ရှိမလဲ928နည်းလို့မှတ်ထားဒါကြောင့်မေတ္တာပွားနည်းဒီ928နည်းဒါလေးအရင်ဆုံးယူထားလိုက်ပါဗြဟ္မဝိဟာရတရားဒီဘယ်နှပါးရှိမလဲ၄ပါးရှိတယ်ဗြဟ္မဝိဟာရဆိုတော့ဗြဟ္မတို့ရဲ့နေနည်းနဲ့ကြူတဲ့ဗြဟ္မဝိဟာရတရားဒီ၄ပါးရှိမယ်တနည်းအားဖြင့်တယောက်နဲ့တယောက်မြင့်မြတ်သောစရိယအဖြစ်နေနေတာကိုဗြဟ္မစရိယလို့သုံးတယ်ဗြဟ္မစုလို့လည်းသုံးတယ်ဗြဟ္မစုတရားဒီ၄ပါးရှိမယ်မေတ္တာရဲ့ကရုဏာရဲ့မုဒိတာရဲ့ဥပေက္ခအဲ့ဒီမှာခဏလေးဇဏန်းလေးတွေမှတ်ထားမေတ္တာပွားနည်းဒီ928နည်းရှိတယ်ကရုဏာပွားနည်း132နည်းဟုတ်ပြီနော်မုဒိတာပွားနည်း132နည်းဥပေက္ခပွားနည်း132နည်းဒါလေးမှတ်သိချင်တယ်ဟုတ်ပြီနော်ကရုဏာရဲ့မုဒိတာရဲ့ဥပေက္ခပွားနည်းဒီ132နည်းရှိတယ်မေတ္တာပွားနည်းက ဒါကြောင့်ဗြဟ္မဝိဟာရ104ပါเนาะတနည်းအားဖြင့်ဗြဟ္မစရိယအကျင့်4ပါးထဲမှာမေတ္တာဆိုသောခြင်းစဉ်သည်ပွားနည်းအနေနဲ့ပြောရင်928ရှိတဲ့အတွက်ကြောင့်ဒါကို928တွယ်မေတ္တာလို့သုံးနေကရုဏာပွားနည်းသည်132နည်းဒါကိုကရုဏာပွားတာကို132နည်းဖြစ်တဲ့အတွက်ကြောင့်132တွယ်ကရုဏာလို့ပေါ်ရင်ပြောရောမရဘူးလားသို့တော်လေကရုဏာဆိုတဲ့အတုံးလုံးကျင့်စဉ်ဒီကျင့်တဲ့သူအင်တာနည်းတယ်သိတဲ့သူလည်းနည်းတယ်ဒါကြောင့်132တွယ်ကရုဏာ132တွယ်မုဒိတာ132တွယ်ဥပိ္ပခာဆိုတာလူတိအင်တာနည်းပါတယ်เนาะဒါကြောင့်ကျွန်တော်တို့ပါရမီ10ပါးကျင့်စဉ်ထဲမှာလည်းမေတ္တာပါရမီမေတ္တာကျင့်စဉ်ကလူတိနည်းနည်းများသေးတယ်ဥပိ္ပခာပါရမီဥပိ္ပခာကျင့်စဉ်ဒီအင်တာလူတိနည်းတယ်ဒါကြောင့်ပါရမီ10ခုမှာလည်းနောက်ဆုံးမြောက်ပါရမီကိုပြောပါဆိုရင်ဥပိ္ပခာပါရမီဖြစ်တယ်ဗြဟ္မဝိဟာရ104ပါးထဲမှာလည်းနောက်ဆုံးသောဗြဟ္မဝိဟာရကိုပြောပါဆိုရင်ဥပိ္ပခာဗြဟ္မဝိဟာရဟုတ်ပြီနော်ဒါကြောင့်ဥပိ္ပခာဆိုတဲ့အတုံးလုံးဒီအင်မတန်ခက်ပါလေပါရမီတွေထဲမှာလည်းအခက်ဆုံးပါရမီပဲဖြစ်ပါလေနော်ဒါကိုဥပိ္ပခာဂဏကြရင်ကျွန်တော်ဒါကိုထည့်သုံးပါမယ်132တွယ်ဥပိ္ပခာဒါလေးကိုပြောသွားပါမယ်เนาะအခုလောလောဆယ်တော့မေတ္တာကဏ္ဍဖြစ်တဲ့အတွက်ကြောင့်928တွယ်မေတ္တာပွားနည်းဆိုတာဒီ928အဖြစ်ကိုပြောနေတာမဟုတ်စာသိထားဖို့ပါပဲเนาะမေတ္တာဒီတဘာပဲရှိပါတယ်ပွားနည်း928ရှိလို့928တွယ်ဖြစ်ပါတယ်ဒါကြောင့်ကုသိုလ်ဖြင့်ပါရမီဖြင့်မေတ္တာပို့နည်းမှာအင်္ဂုတ္တပါဠိတော်လာ928တွင်မေတ္တာပွားနည်းမေတ္တာသောပရိတ်တော်လာမေတ္တာပွားနည်းစသည်ဖြင့်ဤမျိုးမျိုးဟောကြားတော်မူသည့်အားလျော်စွာမိသည့်နည်းနဲ့ပဲဖြစ်ဖြစ်928တွင်နဲ့တူလေးချက်နဲ့ပဲတွားတွားမေတ္တာပုတ်တော်လာနော်မေတ္တာပွားနည်းနဲ့ပဲတွားတွားသောကောင်းယုံလေးကြားကောင်းယုံနားထောင်ယုံမဟုတ်ပါဘူးကျွန်တော်ကမေတ္တာပွားလို့ဆိုအခုပါးစပ်နဲ့ယွတ်နေကြတာများလားများလားသုံးသုံးများစွာတတဝါချမ်းသာကိုစိတ်မြဲပါစေဥပယံဒီကင်းစင်ဝေးငြိမ်းရကြပါစေဆိုပွားလားမပွားလို့ကြောက်တယ်မကြောက်တဲ့အဲ့ဒါကြီးငယ်အလတ်အဲ့လိုလေးပွားစိတ်ကတိတ်မပါဘူးအဲ့လိုမဖြစ်ရဘူးတဲ့စိတ်ထဲနှလုံးထဲအတိဆွဲအောင်နှိုက်လေနေလေပွားဖို့ရအရေးကြီးပါလေတဲ့ဒါကြောင့်ဒီနေရာမှာလွယ်ကူနှက်ဆက်တဲ့မေတ္တာပွားဖို့နည်းကိုပြပါမယ်ဆိုတဲ့အတွက်ကြောင့်နံပါတ်1မေတ္တာပွားတဲ့အခါမှာတယောက်တယောက်ကိုချင်းစာနိုင်အောင်အောက်ဟလာအဟံအဝေဒာဟောမိအကြပစ္စာဟောမိဆိုတဲ့အတိုင်းကိုကိုကိုအရင်ဆုံးမေတ္တာပွားရမယ်ငါသည်ဘေးကင်းပါစေငါသည်ဆင်းရဲကင်းပါစေငါသည်ချမ်းသာစွာနဲ့ကိုယ်ခန္ဓာကိုရွတ်ဆောင်နိုင်ပါစေဆိုပြီးတော့အဲ့လိုပွားရတယ်အဲ့ဒီကနေပြီးတော့ခုကျွန်တော်တို့ဒီမှာမေတ္တာပွားနည်းလေးထည့်ထားတယ်တစ်ကနေ9အထိရတွဲ8 9 10တွဲ10ကနေပြီး7ကနေပြီးတော့20အထိရအရက်10မျက်နှာနော်ဒါကြောင့်အရင်ဆုံးကိုယ့်ကိုယ်ကိုပွားတဲ့အတွက်ကြောင့်ငါ့ဤကိုယ်ခန္ဓာဘေးရန်ကွာချမ်းသာကိုယ်စိတ်မြဲပါစေဒါကိုယ်ခန္ဓာကိုကြတော့ငါ့ဤကိုယ်ခန္ဓာဆိုတော့ကိုယ့်ကိုယ်ကိုပွားလိုက်တယ်ပြီးတော့ကိုယ်အိမ်တွင်ကြတော့ငါရောအကုန်လုံးပါမလားမပါလားဒါကြောင့်တို့အိမ်တွင်မှာမြတ်တ္တာချမ်းသာကိုယ်စိတ်မြဲပါစေအိမ်တွင်လို့ပြောရင်ကိုယ်အိမ်ထဲကိုအာရုံပြုလိုက်ရမယ်။ငါ့ဤကိုယ်ခန္ဓာဆိုကိုယ်ခန္ဓာကိုအာရုံပြုကိုယ်ခန္ဓာကိုအာရုံပြုတဲ့နေရာမှာကျွန်တော်တို့ကတော့ငါဆိုတဲ့အစွဲလေးပါမယ်။တော်ကောင်းကြီးတွေကျတော့ကိုယ့်ရဲ့ခန္ဓာကိုယ်ထဲမှာကြည့်ရင်ကျွန်တော်တို့သက်ရှိဆိုလို့ကျွန်တော်တို့တယောက်တည်းရှိတာမဟုတ်ဘူး။ဟုတ်လား။ကျွန်တော်တို့ရဲ့ခန္ဓာကိုယ်ထဲကိုအာရုံပြုရင်အစာအိမ်ထဲမှာကြည့်မလား၊နှာခေါင်းထဲမှာကြည့်မလား၊ပါးစပ်ထဲမှာကြည့်မလား၊သွားထဲမှာကြည့်မလားဟလာအကျော်တွေတဲ့မှာဟလာကျမတို့ဦးတွေတဲ့မှာကြည့်မလားတက်ရှိတွေအများကြီးရှိတာမရှိဘူးလားဟမ်အဲ့လိုအာရုံပြုလို့ရတယ်ဒါကြောင့်ငါဤကိုခန္ဓာဟလာဘေးရန်ကွာချမ်းသာကိုစိတ်မြဲပါစေတို့အိမ်တွင်လို့ပြောရင်လေကိုမိသားစုတွေမကဘူးဒီအိမ်ထဲမှာနေနေတဲ့ကိုမွေးထားတဲ့ကြောင်လေးတွေသွေးလေးတွေရောမရှိဘူးလားကိုမမွေးစားပဲနဲ့လာနေတဲ့ပိုးဟက်ကလေးတွေရောကျွာကလေးတွေရောခြင်းကလေးတွေရောရင်ကလေးတွေရောပယွဲစိတ်တွေရောမွေးထားတာကမဟုတ်တော့မွေးထားတာတွေရောမရှိဘူးလားကိုယ့်ရဲ့အိမ်ဆိုတဲ့နေရာလေးမှာပဲဘူမိဘုံလိုပဲလာနေတဲ့တရစ္ဆာန်တွေရှိလားမရှိဘူးလားတစ်ခါကလေးဘယ်တော့များကိုယ့်စီကနေပြီးတော့အညံ့များဝေးမလဲလို့ဘဝအဆက်ဆက်ကတော်ဆက်ထားတဲ့မြောင်းဖဟောင်းပြိတ္တာတွေရောမရှိနိုင်ဘူးလား ရှိတာပဲအိမ်နန်းမှာရှိနေမလားမရှိနေဘူးလားအိမ်မှာစောက်ရှောက်နေတဲ့အိမ်ဆိုတဲ့နေရာမှာပဲဘူမိဘုံလိုပဲနေနေတဲ့သူ့မာရီအနွယ်ထဲပါနေတဲ့အိမ်ဆောင်နဲ့တည်းပါလျော်မရှိဘူးလားရှိတာပဲဒါကြောင့်တို့အိမ်တွင်မှများတတ်တာချမ်းသာကိုစိတ်မြဲစိတ်ကိုအဲ့နောက်ထိချက်နိုင်ရမယ်ဟုတ်ပြီနော်ကိုအိမ်မှာဝိုင်းပြီးတော့အမှုကိစ္စလုပ်ပေးနေတဲ့ပုံကိုယ်တွေရောမရှိဘူးလားဒါလည်းပါမယ်နောက်တော့တို့ကြောင်တွင်မှာသူတဲနေပေါ့နော်နောက်တော့တို့ရွာတွင်မှာကျွန်တော်တို့ကြောင်မြို့နယ်ပေါ့နော်တို့မြို့တွင်မှာအဲ့ဒါကျွန်တော်တို့ဆိုကြဗဟန်းမြို့နယ်ပေါ့တို့ကြောင်နေဆိုကျွန်တော်တို့ဒီတင်တန်းကြောင်တွင်ပေါ့ဒါကဗဟန်းမြို့နယ်ဗဟန်းမြို့နယ်ပြီးသွားလို့ရှိရင်တို့မြို့တွင်ဆိုရန်ကုန်ရန်ကုန်ပြီးတော့ပါလေနေဟုတ်ပြီနော်နေလေတို့ပြည်တွင်းဆိုမြန်မာနိုင်ငံတစ်ခုလုံးမြန်မာနိုင်ငံလိုပဲပြည်ဆက်နေတဲ့အခြားအခြားနိုင်ငံတွေပါပေါက်လိုက်တော့ကဘာကျွန်တော်တို့ဒီလူပုံနဲ့ကဘာမှာရှိတဲ့လူတွေရောဒါတွေရောအကုန်ပါမလားပါလူတွေပါတယ်လို့ကျွန်တော်တို့မေတ္တာပွားတဲ့ညာတရိษံတွေပါမှာပေါ့အာယုံချက်နိုင်လို့ရှိရင်ကြိတ်တာတွေလည်းပါမှာပေါ့အာယုံချက်နိုင်ရင်မျက်မြင်မာတွေလည်းပါမှာပေါ့အာယုံချက်ရင်အပယ်ပုံသားတွေရောငရဲတွေလည်းပါမယ်ဆိုဒိုးဆက်ကြဝလာဆို30ပုံအဲ့ဒီလိုဆက်ကြဝလာပေါင်းကအတင်းချေအနန္တဆိုတော့ဆက်ကြဝလာအနန္တဆက်ကြဝလာအရှိအနောက်စသည်ဖြင့်သွားပါမယ်အဲ့ဒီလိုသွားတဲ့နေရာမှာတဲ့နှုတ်ကလေးနဲ့တည်းမရွတ်ပါနဲ့တဲ့စိတ်ကလေးကလည်းညွတ်ပါတဲ့အဲ့တော့မေတ္တာဘာဝနာကိုအစဉ်အမြဲပွားများထုတ်လို့ရှိရင်မေတ္တာအကျိုးဆက်တပါးလာပါလိမ့်မယ်အဲ့ဒီမေတ္တာအကျိုးဆက်တပါးရဲ့ကြံရလေးကိုအောက်ကိုကြည့်မယ်အိမ်တို့ချမ်းသာကောင်းစွာအိမ်မဲ့ချစ်လက်လူနဲ့ဆောင်းလက်ငတ်များမီးစိတ်ဓာတ်တို့ရှောင်ရှားကိုမှလင်းစွာစိတ်တည်ရှင်ကြည်မျက်နှာတေကာမတွေ့လားလေပြေမှာဆက်တဖြာသည်မေတ္တာပွားမှုအကျိုးသည်မေတ္တာပွားတဲ့ပုဂ္ဂိုလ်များမေတ္တာအဲ့ဒီလိုတကယ်ကိုတက်လက်လေးလေးမေတ္တာပွားနိုင်တဲ့သူလေချမ်းချမ်းသာသာအိပ်ရတယ်ချမ်းချမ်းသာသာနိုးရတယ်ပဇာသက်ပါသုတ်တယံတုဝုဒ္ဒဟံတုသူမင်္ဂလာဆိုတဲ့အတိုင်းဟာကောင်းစွာအိပ်ဆက်နိုင်တယ်လို့ကောင်းစွာလေနိုးနိုင်ပါစေဆိုပြီးကျေးဇူးတော်ရှင်တောင်မြို့မှာကဏ္ဍဆရာတော်ဖျားကြီးမေတ္တာပို့ရောမရှိဘူးလားရှိတာပဲကြိုက်တာနဲ့သွားလို့ရတယ်အဲ့ဒီလိုကောင်းကောင်းမွန်မွန်ချမ်းချမ်းသာသာအိပ်ရကထနိုင်အိပ်နိုင်တယ်လို့လေအိမ်မဲ့မဲ့ရင်လေကောင်းတဲ့အိမ်မဲ့ပဲမဲ့တယ်တဲ့လူတွေနဲ့တွေအကုန်လုံးကိုမေတ္တာပွားတဲ့အတွက်ကြောင့်ချစ်တဲ့လူနဲ့ဆက်ကြလူတွေနဲ့တွေကလည်းအကုန်ချစ်ကြတယ်ကိုယ့်ကိုယ်နဲ့နဲ့တွေကစောင့်ရှောက်တယ်ဘယ်သူရန်သူတွေကပဲလာပြီးတော့မင်းနဲ့ဖြစ်စေအစိတ်နဲ့ဖြစ်စေဓာတ်နဲ့ဖြစ်စေလာပြီးတော့အန္တရာယ်ပြုပေးမယ်လေကိုယ့်ကိုယ်ဓာတ်ရီမကြိုက်အောင်နိုင်ဘူးတဲ့စိတ်ကလည်းတည်ကြည်မှုရှိတယ်မျက်နှာလေးကလည်းအင်မတန်မြင်လိုက်တာနဲ့မျက်နှာမြင်ချစ်ခင်ပါစေဆိုတဲ့အတိုင်းမေတ္တာပွားတဲ့သူရဲ့မျက်နှာမှာအဲ့လိုရှိနေတေလို့ရှိရင်လည်းမတွေးဝေးဘူးတဲ့မေတ္တာပွားပြီးတည်နေဆိုတေခဲ့လို့ရှိရင်မျက်နှာထိလာနိုင်ပါတယ်အဲ့တော့ဒါလေးကိုဒါဓမ္မမိတ်ဆွေတို့ကျန်တာလေးတွေကတော့ဖတ်ကြည့်လို့ရပါတယ်နော်ဒါမေတ္တာဆက်ကွင်းထုတ်ခြင်းပြန့်နှံ့နေပါလေဆိုကိုယ့်ကိုဖတ်လို့ရတယ်အသေးကမင်းလေးပဲသွားပါမယ်မေတ္တာပွားတဲ့နေရာမှာခုနမေတ္တာသုံးမှာလာထားတဲ့အတိုင်းအချိန်နေနဲ့ဘယ်အချိန်သတ်မှတ်ချက်ရှိလဲအချိန်သတ်မှတ်ချက်မရှိဘူးစွမ်းနိုင်ရင်စွမ်းနိုင်တယ်လို့ဣရိယာပုဘယ်နှပါးထားရမလဲ၄ပါးစလုံးစိုက်တဲ့ဣရိယာပုနဲ့တွားနိုင်တယ်အဲ့ဒီမှာနံပါတ်စာမျက်နှာ25မှာတိမာတံဗေဒငယ်မကွဲကြဒါလေးကိုတော့ဒါမင်းစီတို့ဝိသုဒိမဲ့ကြည့်သင်ခွင့်မရတဲ့ပုံကိုယ်တွေတက်ပြောပြရစီတော့နော်ကျမတို့ဒါဒီဝိသုဒိမဲ့ကျမ်းစာမှာဆိုရင်ဓမ္မဝိဟာရနေဒေတာဆိုပြီးတော့ဓမ္မတို့ရဲ့နေထိုင်သောခြင်းင်းနေနဲ့တမထကမ္မထံပေါင်း40ထဲမှာမေတ္တာအပါအဝင်တမထကမ္မထံ4ခုပါပါတယ်ဒါကိုဓမ္မဝိဟာရဒီတိုင်းမှာဆိုအသေးစိတ်ပါပါတယ်အခုလောလောဆယ်တော့ဒီဝိသုဒိမဲ့ကြည့်မတင်ရတဲ့ပုံကိုယ်များအတွက်သီမာတံဗေဒစာလေးအတုံးလုံးလေးသိစေခြင်းနဲ့အတွက်ကြောင့်ထည့်ပြောပြရစီသီမာဆိုတာပေးစရစကလုံးဒီတိမာသွားလာပါလေ။တော့တိမာစာပါလေ။နေတဲ့ပဲကြားတယ်။ဒါကြောင့်တိမ်သမုတ်တယ်စာပါလေ။လူတွေနဲ့ယဟန်းတွေနဲ့နေတဲ့ပဲကြားလိုက်တာတိမ်သမုတ်တယ်။ဒါကိုတိမာတိမ်လို့သုံးတယ်။ဒါကျုံလုံးပြောတာ။နောက်တော့တိမာစာနေတဲ့ပဲကြားမှုတံဗေဒစာပါလေ။ပြက်ပြဲသွားတယ်။ဒါကြောင့်တိမာတံဗေဒစာပါလေ။မိမိနဲ့သူတကားရဲ့လူနေတဲ့ပွဲကြမှုမရှိဘူးပြည့်တဲ့သူမုန်းတဲ့သူရန်သူမိတ်ဆွေပွဲကြမှုမရှိပဲနဲ့တဘောတဲ့ဖြစ်တာကိုပါဠိလိုတိမာတံဒေတာနေတဲ့ခွဲကြမှုရှိနေသေးရင်တိမာတံဒေတာမဖြစ်သေးဘူးငါဖြစ်တဲ့သူငါမုန်းတဲ့သူဆိုအဲကွဲပြားနေတာမေတ္တာမဟုတ်သေးဘူးမေတ္တာဆိုတာဒီတိမာတံဒေတာနေတဲ့ခွဲကြမှုပြည့်တဲ့သွားမှမေတ္တာစေမေတ္တာမှန်တဲ့ဒါကြောင့်ဥပမာလေးပြထားတယ်ကမိမိရဲ့ မိမိချစ်တဲ့သူရဲ့မိမိမုန်းတဲ့သူရဲ့မိမိမချစ်မမုန်းမိမိမသိတဲ့တစ်စိမ်းတွေပေါ့အဲ့ဒီလိုပုံကူ၄ဦးရှိတယ်ဆိုပါစို့ဒါတိမာတန်မြေတာစစ်မစစ်လေးကိုဒါလေးဒါဝိသုဒ္ဓိနဲ့တည်းမှာညွှန်ကြားတဲ့အတိုင်းပြောပြရစီတော့အဲ့ဒီပုံကူ၄ဦးပြန်ပြောမယ်နော်မိမိရှိမယ်မိမိအင်တန်ချစ်တဲ့သူတွေရှိမယ်မိမိအင်တန်မုန်းတဲ့သူရှိမယ်မိမိမချစ်မမုန်းတဲ့သူရှိမယ်၄ဦးရှိမယ်ဆိုပါစို့အဲ့ဒီ၄ဦးကိုထဲကနေပြီးတော့ရင်းနဲ့ပူဇော်ဖို့တက်ရောက်ရဲ့လေချောင်းသွေးနဲ့ဖောက်ပြီးတော့ရင်းနဲ့ပူဇော်ရမယ်အဲ့တော့တယောက်ကိုပေးပါလို့လာပြီးတောင်းခံတယ်ဆိုပါစို့အဲ့ဒီ၄ယောက်ထဲကဆိုအာမုန်းတဲ့သူကိုယူသွားပါလို့ပြောရင်လေဒီမှာတန်ပေကြမဖြစ်သေးဘူးအာမတိတဲ့ဒစိမ့်တယောက်ယူပါဆိုရင်လေဒီမှာတန်ပေကြမဖြစ်သေးဘူးမိမိချစ်တဲ့သူကိုယူပါလို့ပြောရင်လေဒီမှာတန်ကျွန်ုပ်ကိုပဲယူပါဒီ၃ယောက်ကိုမယူပါနဲ့လို့ကိုယ့်ကိုယ်ကိုပေးရင်လေဒီမှာတန်ပေကြမဖြစ်ဘူးတကယ်တမ်းရင်းနဲ့ပူဇော်လို့ဆိုကိုယ့်ကိုလည်းမပေးနိုင်ဘူးကိုယ်ဒီမှာလဲကြောက်တာ哦ကိုယ့်ကိုမပေးနိုင်တယ်လို့ကိုမသိတဲ့သူလည်းမပေးရဘူးကိုချစ်တဲ့သူလည်းမပေးရဘူးကိုမုန်းတဲ့သူလည်းမပေးရအဲ့ဒီလိုတပြေးညီပေါ်မှာအားလုံးအကျိုးလိုလာမယ်ကိုတဲ့သူ့ကိုပို့သွားတယ်ဆိုတဲ့ဒိမတန်ပေတာမဖြစ်ဘူးနယ်ပယ်ခွဲခြားမှုမရှိဘဲနဲ့အားလုံးဒီတသားရဲ့ဖြစ်တာကိုမှဘာခေါ်တယ်ပြီးမှတန်ပေကြမြစ်တာပွားတဲ့အခါမှာအပမာနအတိုင်းကြာမရှိရဘူးအပရိမာနတန်တဲ့ချက်မရှိရဘူးတဲ့ဒါဆိုရင်ဒိမတန်ပေကြတဲ့လားဖြစ်တယ်လို့သိရမယ်။ဟောဒါလေးသိရမယ်။နောက်တစ်ချက်မေတ္တာချုပ်လို့ရှိရင်ရန်လုံးနဲ့စာလေးတွေလည်းဒီမှာမေးစလို့ဒါလေးတွေကတော့ဖတ်ကြည့်လို့ရပါပြီနော်။မေတ္တာစိတ်ထားလိုက်မယ်ဆိုလို့ရှိရင်အားလုံးပေါ်တည်ငြိမ်ဖြစ်တဲ့အတွက်ကြောင့်ဘလောက်ကြောက်မဲ့ပဲကောင်းတဲ့ပုဂ္ဂိုလ်တတ္တဝါတွေကအစာကိုယ့်ကိုရန်တတ်သူမပြုတော့တယောက်နဲ့တယောက်မေတ္တာထားနိုင်တဲ့အစဉ်ဖြစ်သွားတဲ့အတွက်ကိုယ့်ကိုလည်းအန္တရာယ်မပေးနိုင်တော့ဘူးတဲ့။အဲ့တော့ဒီနေရာလေးတစ်ချက်ကလေးမှာမေတ္တာဟန်နဲ့မေတ္တာရန်စာလေးကြော်ကြည့်မယ်နော်။မေတ္တာဟန်နဲ့မေတ္တာရန်မှာမေတ္တာရဲ့ပဘာဝမေတ္တာရဲ့ဟန်ကအကျိုးလိုလားချမ်းသာတယ်။ဒါကြောင့်မေတ္တာရဲ့ရန်တွေကိုပြောပါဆိုရင်ရာဂနဲ့ဒေါသ။ရာဂဒီမေတ္တာရဲ့အနည်းကရန်တွေကြောက်တယောက်ချစ်တယ်ဆိုအောင်မေတ္တာနဲ့ရောလာမမျိုးလားရောသွားတဲ့ဒါကြောင့်ရာဂဒီမေတ္တာဟန်ဆောင်ပြီးတော့နှောက်ယှက်တတ်တယ်တဲ့။နော်ဒါကြောင့်တဏှာပေမဆိုတဲ့ဇနီးခင်မုန်းနေချစ်တဲ့အချစ်တွေဂဟတိတာပေမဆိုတဲ့မိဘနဲ့သားသမီးမိသားစုအချစ်တို့ဒီမေတ္တာရဲ့အနည်းရန်သူပါပဲသူကချစ်တယ်ဆိုတဲ့ကြောင့်မေတ္တာလိုလိုရန်ဆောင်အနည်းကလာတဲ့အတွက်ကြောင့်ဒီနေရာမှာမေတ္တာလိုထင်မှတ်မှားတတ်တယ်တတိကပြောရင်တော့လောဘပါပဲနောက်တစ်ခုကမေတ္တာရဲ့သဘာဝကသူတစ်ပါးအချိုးကိုလိုလားတာဖြစ်တဲ့အတွက်ကြောင့်သူတစ်ပါးအချိုးပျက်စီးအောင်ဒေါသထွက်သွားပြီဆိုလို့ရှိရင်အဲ့ဒါဒီမေတ္တာပြည့်သွားတဲ့အတွက်ကြောင့်ဒေါသဒီမေတ္တာရဲ့အဝေးရန်သူအဝေးရန်နဲ့အနည်းရန်မှာအဝေးရန်ကမြင်တာထင်တာလေဒေါသထွက်ပြီဆိုမေတ္တာမရှိလို့ပဲနိုင်နေတဲ့သို့တော်လည်းအနည်းရန်သူကမသိတာလေဗျဘယ်ဟာပူကြဖို့ကောင်းလဲအနည်းရန်သူဒါလေးမြင်ရပါမယ်နော်ဒါကြောင့်မေတ္တာနဲ့ပတ်သက်တဲ့အောင်ပွဲတွေပါလေဓမ္မမင်းစီကိုဖတ်ယူလိုက်ပါတော့ဒါဘာမှတော့သိပြီးတော့ထူးခြားချက်တွေမရှိဘူးအဲ့တော့မေတ္တာနဲ့ပတ်သက်တဲ့အစိုးအမိန့်လေးတွေနည်းနည်းလေးယူကြရအောင်နော်မေတ္တာဒေသနာနဲ့အစိုးအမိန့်လေးနည်းနည်းကြည့်ကြမယ်ဆိုရင်နံပါတ်1ကမိမိကိုယ်ကိုဥပမာထားကိုခြင်းစာ၍မိသည့်တက်ရှိတတဝါကိုမှနှိမ့်ဆက်ကလူတက်ဖြတ်ခြင်းမပြုတာဒါလေးမိန်ထားဖို့နော်မေတ္တာထားတဲ့ပုဂ္ဂိုလ်တို့ဒီမိမိရဲ့ကိုယ်ကိုဥပမာထားကိုယ်ကိုသူများနှိမ့်ဆက်ညှဉ်းပန်းတာမကြိုက်သလိုကိုယ်ကလည်းသူများတွေကိုနှိမ့်ဆက်ညှဉ်းပန်းခြင်းမပြုနဲ့အဓိကကကိုယ်ချင်းစာတရားနောက်ဥပဒေသားတစ်ခုသွားမယ်တဥ္ဓိသောသားပေါ်မှာမွေးမိခင်မေတ္တာစိတ်ထားတယ်လို့တတဝါအလုံးမှာမေတ္တာစိတ်ထားတာမေတ္တာသုံးမှာညွှန်ကြားချက်ဒါပြီးသွားပြီနံပါတ်နောက်3ချက်ကမေတ္တာထားတဲ့နေရာမှာအဓိကမင်းလေးယူရတော့မယ်ကိုယ့်အကျိုက်ကိုပယ်ထားလိုက်ပါတဲ့သူ့အကျိုက်ကိုလေးစားရမယ်အဲ့ဒါလေးကိုဓမ္မမင်းရှင်ပြန်ယူထားကျွန်တော်တို့တယောက်တယောက်မေတ္တာထားတဲ့အခါမှာတကယ်ဒီပုံပေါ်မှာတကယ်မေတ္တာစိတ်မေတ္တာနာဖြစ်ပြီဆိုရင်ကိုယ့်အကျိုက်ကိုပယ်ထားပြီးတော့သူ့အကျိုက်ကိုပဲအလေးထားပေးရမယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ကျေးဇူးတော်ရှင်မြတ်စွာဘုရားကိုကံကိုမေးလျှောက်တဲ့နေရာမှာကျေးဇူးတော်ရှင်မြတ်စွာဘုရားကိုဖြေကြားတာလေးဒါဓမ္မမင်းရှင်တို့သိခဲ့ဖို့နော်အရှင်အနုရုဒ္ဓရေအရှင်နန္ဒီယရေအရှင်ကိမိလာဆိုတဲ့မတိသုံးပါနော်မြတ်စွာဘုရားကနေတရားဓမ္မတွေကိုယူပြီးတော့ကြင့်ကြံကြတဲ့အခါမှာ၃ယောက်၃ပါအဲ့တော့မြတ်စွာဘုရားကဝါလာကျင်းလို့တဲ့အခါမှာကြွလာပြီးတော့ခြေသားတို့ဝါရင်းခါလာ၃လကလပတ်လုံးအတူတကွနေကြတဲ့နေရာမှာတယောက်နဲ့တယောက်တစ်ပါးနဲ့တစ်ပါးတင့်တင့်ကြရလားဆိုပြန်ဖြေတာ တတိတော်တို့သည်တဲ့ကိုကြီးသုံးကိုကွဲပြားတော်လေစိတ်ကတော့တဆိတ်သေးပါပဲ။ဘာဖြစ်လို့လဲ?ကိုယ့်အချိန်တွေကိုဖယ်ထားပြီးတော့သူဘာများလိုအပ်မလဲဆိုတာသူ့ကိုပဲဦးစားပေးပြီးတော့စဉ်းစားကြတယ်ကြံတပည့်တော်တို့ဒီကိုသုံးကိုကွဲပြားတယ်သုံးယောက်ဆိုသုံးကိုကွဲပြားပေးမယ်စိတ်တဘောကတော့တစ်ဖက်သေးပါပဲ။အဲ့ဒါဒီမေတ္တာရှိရင်စိတ်ထားပါပဲ။ဒါလေးမြင်ရမယ်။ဒါကြောင့်မေတ္တာပွားခြင်းဒီတစ်နေ့သုံးကအိုးတရာဖြင့်တက်တာတင်ပေးလူခြင်းတဲ့ဆိုတဲ့ကြောင့်တစ်နေ့တစ်နေ့မှာဟာမနေ့ကိုအိုးတရာနေ့လယ်မှာအိုးတရာညနေမှာအိုးတရာချက်ပြီးအလူကြီးပေးနေကြတယ်တဲ့ဒီနေရာမှာနှုတ်တညစ်စာလောက်ကလေးပဲနှုတ်တညစ်စာလေးပဲနော်နှုတ်တညစ်စာလေးပဲသုံးကလောက်မေတ္တာပွားလို့ရှိရင်အကျိုးပို့ပြီးတော့ကြီးမားပါတယ်တဲ့ဒါမေတ္တာဒီဘာကြောင့်လဲဟောဝါကဒါနကုသိုလ်ဒီဟာကဘာဝနာကုသိုလ်ဘုလို့အကျိုးပို့များဒါသိရမယ်နော်ကဲဒါဒီကျန်တာတွေအကုန်လုံးကဒီမနေ့စေလို့ဒါလွဲပါတယ်နော်ဖတ်ထားယူမယ်အဓိကကအောက်ဆုံးလေးမှာကြည့်မယ်ဆိုရင်ဒေါသလည်းနဲ့ကမေတ္တာခံတတ်ကိုမတိုးဖောက်နိုင်ဘူးသီလကမပေးနိုင်တဲ့ပစ္စည်းဥစ္စာမရှိတဲ့သစ္စာကမပြုလုပ်ပေးနိုင်တဲ့အမှုကိစ္စမရှိမေတ္တာကမအောင်မြင်နိုင်သောဘေးရန်မရှိမရှိဒါကြောင့်အဓိကယူရမှာကမေတ္တာရဲ့စန့်ကျင်ဘက်ကဒေါသဒါကြောင့်ဖယ်လိုက်လို့ရှိရင်သီလရဲ့သစ္စာရဲ့မေတ္တာဒါကြောင့်မြတ်စွာဘုရားရဲ့ပြန်ပြီးဟောထားခဲ့တဲ့ပရိသတ်တော်တို့ဘာတို့ဒီမှာပြန်ကြည့်ဘာတွေနဲ့အယံတားအနေနဲ့ယံတတုတွေကအောင်မြင်လဲဆိုရင်သစ္စာနဲ့ပတ်သက်တာအောင်နာပါတယ်မေတ္တာနဲ့အောင်နာပါတယ်နောက်တစ်ခုကဘာနဲ့အောင်နာပါသစ္စာနဲ့အောင်သီလနဲ့ပတ်သက်ပြီးအောင်နာပါတယ်ဒါလေးတွေမြင်ခဲ့ဖို့ပါဒါကြောင့်ပါရမီပြည့်စုံနေတဲ့မှာသီလဒီသီလပါရမီနည်းနဲ့ရှိမယ်သစ္စာနဲ့ပတ်သက်ရင်သစ္စာပါရမီရှိမယ်မေတ္တာနဲ့ပါရမီရှိမယ်เนาะဒါလေးကိုင်းဆက်ညီငယ်မှုဖြစ်ပါတယ်ဒါကြောင့်ကျမတို့မေတ္တာပါရမီနဲ့ပတ်သက်ပြီးတော့ကျမတို့အသေးစိတ်လေ့လာပြီးဒီနေ့ဆက်တက်လိုက်အောင်เนาะဥပေက္ခာပါရမီအဲ့တော့ကျမတို့မေတ္တာနဲ့ပတ်သက်ပြီးတော့လေ့လာတဲ့နေရာမှာလေဇတိဆယ်ဘွဲ့ထဲရဆိုစန္ဒကုမာရဇတ်ကလေးပြန်လေ့လာထားเนาะစန္ဒကုမာရဇတ်เนาะတေဇသူနေမဘူစန္ဒဝိဝေဆိုတဲ့ဒါသန္နကုမာရဒီမေတ္တာပါရမီနဲ့ပတ်သက်ပြီးတော့เนาะသန္နကုပါရဖြစ်တဲ့ကြောင့်ကျမတို့ရဲ့ကျေးဇူးတော်ရှင်မြတ်စွာဘုရားအလောင်းတော်ဒီဟလာအဲ့ဒီတုန်းကသန္နကုမာရမင်းသားအိမ်ရှိမင်းသားဖြစ်ခဲ့တယ်သူ့ရဲ့ဟလာကျင်သူတက်ထားဖြစ်နေပုဂ္ဂိုလ်ကစန္ဒာဒေဝီเนาะဒါနှစ်ယောက်အဲ့ဒီမှာမေတ္တာပါရမီနဲ့ပတ်သက်ပြီးတော့ဒါဒီအထွတ်ထင်ရတာပဲဒါဓမ္မမိတ်ဆွေတို့ဒါပြန်ပြီးအသေးစိတ်ဒါဖတ်ပြီးတော့เนาะအဲ့တော့သန္နကုမာရမင်းသားရဲ့စန္ဒာဒေဝီရဲ့အဲ့တော့သန္နကုမာရမင်းသားဒီအိမ်ရှိဥပဒါစာဖြစ်တဲ့တိုင်းပြည်မှာသူဒီဘယင်းရဲ့ဟလာညံ့ညွန့်နန်းလျာဖြစ်တဲ့အိမ်ရှိမင်းသားဖြစ်တဲ့သို့တော်လဲတိုင်းပြည်မှာရှိတဲ့ပုဂ္ဂိုလ်တွေအားလုံးပေါ်မှာရင်ဝဲသားပမာသူဒီမေတ္တာအပြည့်အစုံထားလိုက်နိုင်တယ်เนาะဒါလေးနဲ့ပတ်သက်ပြီးတော့ဒါအသေးစိတ်ကိုတော့ဒီမားမေးစီကိုပြန်ဖတ်ပါတော့အခုကျမတို့နံပါတ်30ဥပိ္ပခာပါရမီဒါကိုဒီနေ့ဆက်တက်ပါတယ်ဥပိ္ပခာပါရမီမှာဥပိ္ပခာရဲ့ definition ဒါလေးကိုဒီနေ့စပြီးတော့ကြည့်သွားပါမယ်စလုံးပေါင်းလေးကိုကြည့်ခဲ့ဖို့ပါဥပိ္ပခာเนาะစလုံးပေါင်းလေးကိုကြည့်မယ်ဆိုရင်နှလုံးအဆင့်ပါတဲ့နေရာဒီကာကြီးနဲ့ခါကွေးဆင့်တယ်ဒီမှာတဝေထိုးပါမယ်ကာကြီးရှိတယ်နှလုံးစဉ်တွေ့ရင်အပေါ်တလုံးအသက်တည်မယ်ဆိုတော့ကျမတို့ကဖတ်မယ်ဆိုရင်ဒါကိုပါဠိကိုဖြီးလိုက်မယ်နှလုံးစဉ်ကိုဖြီးလိုက်ရင်ဒီနေရာမှာဒီပုံစံဖတ်မယ်ဒါတစ်ခုနော်နောက်တစ်ခုကခါကွေးခါကွေးကိုဒီနေရာမှာတစ်ခုချင်းဒီမှာပေါင်းရတော့ဒါဟလာဝိုက်ချရေးနေတယ်တကယ်ပုံစံရေးမယ်ဆိုရင်မောက်ချရေးမယ်ဒီပုံစံအဲ့တော့ဒီနေရာမှာဖတ်တဲ့အခါမှာတဝေထိုးနဲ့ကာကြီးတဝေထိုးနဲ့ကာကြီးဖြစ်တဲ့အတွက်ကြောင့်တဝေထိုးကိုဖယ်ပြီးတော့ဖတ်ရင်ဥပေက္ခာလို့ဖတ်မိမယ်။ကာကြီးကိုအတန်းဖဲ့ပြီးတော့မဖတ်သေးနဲ့ကြည့်မယ်ဆိုဥပေက္ခာဖြစ်မယ်။တကယ်တော့ဒါဒီတဝေနဲ့ထိုးနဲ့ရေးချသည်ပါဠိဖတ်နည်းမှာစသတ်တန်ပေါင်းထားတဲ့အတွက်ကြောင့်ဖတ်ရင်ဥပေက္ခာရပ်သေးတန်ပါပြီးတော့ဥပေက္ခာလို့ဖတ်လို့မရဥပေက္ခာမဟုတ်ဘူးဥပေက္ခာဥပေက္ခာ။နော်ဥပေက္ခာနဲ့ပတ်သက်ပြီးတော့ definition လေးတွေရှိမယ်။ဒီနှစ်ကျွန်မခေါ်ပေးသွားမယ်ဒီမှာနေချင်များနည်းနည်းလေးလိုက်ရေးစေချင်ပါတော့နံပါတ်1ကအသင့်အားဖြင့်ရှုတတ်တယ်အသင့်အားဖြင့်ရှုတတ်တော့ကြအဲ့ဒါလေးတွေကဥပိ္ပခာအခက်ဆုံးပါရမီဖြစ်လို့ဒါလေးနည်းနည်းလေးပြောလို့ပါတယ်အသင့်အားဖြင့်ရှုတတ်တယ်ရှုတတ်တော့ကြဥပိ္ပခာမိဤနောက်တစ်ခု အညအညအညအညအာဖြင့်ရှုတတ်တာကိုလည်းဥပေက္ခလို့ဆိုတယ်ဒါကြောင့်ဥပေက္ခရဲ့ definition ကိုပြောပါလို့ပြောရင်အသင့်အာဖြင့်ရှုတတ်သောကြောင့်ဥပေက္ခမီဤအညအညရှုအာဖြင့်ရှုတတ်သောကြောင့်ဥပေက္ခမီအဲ့တော့ဥပေက္ခဆိုတဲ့စကားလုံးကြီးရှုတာရှုတဲ့နေရာမှာဘယ်လိုရှုလဲလို့ပြောရင်အသင့်အာဖြင့်ရှုတယ်အညအညရှုတယ်အဲ့တော့အသင်အားဖြင့်ရှုတယ်အညီညွတ်အားဖြင့်ရှုတယ်ဆိုတာဘာလဲ။ဒါကိုလွယ်လွယ်ပြောရင်တင့်တင့်လျောက်ပတ်ညီညွတ်အောင်ရှုတတ်တယ်ပေါ့။တင့်တင့်အောင်သူကရှုသွားတယ်။တင့်တင့်အောင်ရှုတယ်ဆိုတာအညီညွတ်ရှုတယ်ဆိုတာဘာလဲဆိုရင်ဒုက္ခဒုက္ခဒုက္ခဒုက္ခတို့မကြရောက်ဒုက္ခဒုက္ခတို့မကြရောက်အောင်အညီအညွတ်ရှုတတ်တာကိုအသင့်အားဖြင့်ရှုတယ်အညီအညွတ်အားဖြင့်ရှုတယ်လို့သုံးတယ်။ဒါကြောင့်ဒုက္ခဒုက္ခတို့မကြရောက်ခဲ့ရှုတတ်ခြင်းပေါ့လွယ်လွယ်ပြောရင်။ဒါကြောင့်အသင့်စွာဘာလဲအညီညွတ်စွာဘာလဲဒုက္ခဒုက္ခတို့မကြရောက်အောင်ဆိုတဲ့စကားလုံးပါတာ။ဒုက္ခဆိုတာကချမ်းသာခြင်းဒုက္ခဆိုတာကဆင်းရဲခြင်းချမ်းသာခြင်းနဲ့ဆင်းရဲခြင်းကိုမကြရောက်အာရှုတတ်တာကိုဘာလို့သုံးလဲဥပေက္ခဒါကြောင့်ချမ်းသာနဲ့တုံရင်လေချမ်းသာတဲ့အလျောက်သူကညီညီညွတ်ညွတ်ရှုရမယ်ချမ်းသာဘက်ပေါ်မှာตาရပွင့်လိုက်မသွားရအောင်ဆင်းရဲမှုတွေကြုံနေရင်လေအညီညွတ်အသင့်အင့်ရှုနိုင်တယ်ဆိုတာဆင်းရဲလိုက်တာဆိုပြီးတော့မခံမရနိုင်အောင်ဒေါသထွက်သွားတာမဖြစ်စေရအောင်ဒီပေါ်မှာအညီညွတ်ရှုရမယ်ဒါကိုပဲဥပေက္ခဆိုတာအညီအညွတ်ရှုတယ်တင့်တင့်အောင်ရှုတယ်ဆိုတာဒီချမ်းသာခြင်းဆင်းရဲခြင်းတွေနဲ့ကြုံရင်ချမ်းသာပဲလည်းမရင်သွားရဘူးဒုက္ခကိုဒါကြောင့်ဒုက္ခကိုလည်းဖက်တွယ်မထားရဘူးဒုက္ခကိုလည်းတွန်းမထုတ်ပြရဘူးဒီပေါ်မှာအပင့်အပင့်ရှုတတ်တာကိုဘာလို့သုံးလဲဥပေက္ခလို့သုံးပါတယ်တဲ့နော်ဒါလေးကိုမြင်ရမယ်အဲ့ဒီလိုရှုတဲ့နေရာမှာအသင့်အားဖြင့်ရှုတဲ့အတွက်ကြောင့်ဘာလေးမြင်ရမလဲဆိုရင်ရှင်ခွင်ရှာလို့ဒါလေးတစ်ချက်ထည့်လိုက်တော့နော်အဲ့တော့အသင့်အားဖြင့်မကြရအောင်ရှုတဲ့အတွက်ကြောင့်ဥပိ္ပခာသည်ဘယ်လိုပုံစံရှိရမလဲဆိုရင်ရှင်ခွင်ရှာလေးလို့ရှိရမယ် balance ညီနေအောင်ရှုရမယ်ဟုတ်လားရှင်ခွင်ရှာပေါ့နော်အဲ့တော့ရှင်ခွင်ရှာသည်ကျွန်တော်တို့ရှင်ခွင်မှာဆိုရှင်ခွင်ရှာသည်ဒီဘက်ရှင်ခွင်ဒီဘက်ရှင်ခွင်ရှိမယ်ပေါ့ဟုတ်လားဥပမာရှင်ခွင်ရှိတဲ့နေရာမှာရှင်ခွင်ရှာလေးသည်ဘဲဘဲကိုမှတိမ်းဆောင်လို့မသွားပဲနဲ့အလေကနေတက်တက်မတ်မတ်ရှိသလိုဒုက္ခဘက်ကိုလည်းရှိုင်မသွားဘူးချိန်ဝင်ရှာစောင့်မသွားရအောင်ဒုက္ခဘက်ကိုလည်းချိန်ဝင်ရှာစောင့်မသွားအောင်နော်အညီအညာချိန်ဝင်ရှာလို့ရှုတာကိုဘာလို့သုံးပါမလဲဥပိ္ပခာလို့သုံးမယ်နော်ဒါလေးသိရမယ်ဒါကြောင့်ကျမတို့အရက်သေးမှသိနေတာကဥပိ္ပခာကိုဘယ်လိုသိလဲလစ်လျူရှုတယ်လို့သိတာလေနော်အဲ့တော့လစ်လျူရှုတယ်ဆိုတဲ့စကားလုံးဒီရှေးပညာရှင်ကြီးများကဆိုခဲ့တဲ့စကားလုံးမြန်မာမှုပြုထားတာရှေးပညာရှင်ကြီးများကမြန်မာမှုပြုတယ်ဆိုတဲ့နေရာမှာအဲ့ဒီရှေးဟောင်းစကားလုံးကိုပောရဏစကားလုံးလို့သုံးတယ်ရှေးဟောင်းပောရဏမြန်မာစကားအရဆိုရင်လစ်လျူရှုခြင်းနော်လစ်လျူရှုခြင်းအားလေးတိခဲ့ပို့ဥပိ္ခာဆိုတဲ့စကားလုံးကိုသုံးတဲ့နေရာမှာ play play you shoot တယ်လို့သုံးတယ်။ဒါဒီရှင်းဟောင်းမြန်မာဝေါ်ဟာကပောရဏစကားလုံးရှင်းဟောင်းပြည်မြာရှင်ကြီးတွေကတော့ဒီဥပိ္ခာကိုအတင်အားဖြင့်ရှုတယ်အညီညွတ်အားဖြင့်ရှုတယ်ဆိုတဲ့စကားလုံးကိုဘယ်လိုသုံးလဲဆိုရင်ဒါကို play play you shoot တယ်လို့သုံးတယ်ဒါကိုကျမတို့ဓမ္မမိတ်ဆွေတို့တွေကကြတော့ဒါကိုလေးလူရှုတယ်ဆိုတာဒီနေရာမှာဘယ်လိုယူလိုက်လဲဆိုရင်သူကပစ်ထားလိုက်တယ်ဆိုတဲ့စကားလုံးသုံးတယ်နော်ဒါကိုခယူမဆိုင်တော့ဘူးမငဲ့ကွက်တော့ဘူးပြင်းပြင်းရပြည့်လို့ပြစ်စလက်ခါသာတာကိုလေးလူရှုတယ်ဆိုတာဒါကြီးလေးလူရှုလိုက်ပါကွာဆိုကျမတို့အဲ့လိုယူစားတယ်ဒါကြောင့်ဓမ္မမိတ်ဆွေတို့ဒီမှတ်စုဆက်မှာကြည့်ရအောင်ဥပိ္ပခပါရမီနေရာမှာဥပိ္ပခရဲ့ definition လေးပါသွားတယ်ဒါကြောင့်တင့်တညတာစွာရှုမြင်နှလုံးသွင်းသဘောထားခြင်းသည်ဥပိ္ပခာတင့်တညတာစွာရှုမြင်နှလုံးသွင်းသဘောထားတယ်ဆိုတာဘာလဲဆိုရင်အခုဒါလေးကိုကျွန်မဖွင့်ပြလိုက်တယ်တင့်တ တင်လျောအောင်ရှုတယ်ညင်ညွတ်မြတ်တာတင့်တင့်လို့မြင်းဆောင်လေးဖြတ်ပေးတာနော်တင့်တင့်နဲ့ဆိုလေးကိုကြည့်ရင်တင့်ဆွဲရောအောင်ရှုတယ်မြတ်တာစွာလို့ပြောတဲ့အတွက်ကြောင့်ညင်ညွတ်မြတ်တာစွာဟုတ်ပြီနော်ဒါကြောင့်နှစ်ချက်တွဲလိုက်တော့တင့်တင့်စွာရှုမြင်ခြင်းညတာစွာရှုမြင်နှလုံးသွင်းခြင်းဆိုဒီနှစ်ချက်ရှိသွားမလဲနှစ်ချက်ရှိသွားမယ်အဲ့ဒါဒီဥပိ္ပခာပြီးလို့ရှုတဲ့နေရာမှာတင့်တင့်ညတာစွာရဲ့ဘေးလေးမှာဗာလေးရေးပေးစေခြင်းလဲဆိုရင်ချမ်းသာစင်ရဲ့ဗာလေးရေးပေးပါချမ်းသာစင်ရဲ့ချမ်းသာစင်ရဲ့ချမ်းသာစင်ရဲ့ကိုဆိုပြီးတော့ဒီဘက်ကိုစာထည့်လိုက်ရင်ချမ်းသာစင်ရဲ့ကိုတင့်တင့်ညတာစွာရှုမြင်နှလုံးသွင်းခြင်းသဘောထားပြီးပါလေဥပ္ပခာဖြစ်ပါတယ်ချမ်းသာတယ်ဆိုပြီးတော့လည်းဟိုတိမ်ဆောင်မသွားဘူးစင်းရဲတယ်ဆိုပြီးတော့လည်းတိမ်ဆောင်မသွားဘဲနဲ့တင့်တင့်စွာနှလုံးသွင်းခြင်းအဲ့ဒီနေရာမှာကျမတို့ချမ်းသာစင်းရဲဆိုတဲ့အကြောင်းချမ်းသာတာကိုဒုက္ခဝေဒနာစင်းရဲတာကိုဒုက္ခဝေဒနာတတဝါတိုင်းဝေဒနာစွာခံစားချက်ဘာကိုခံစားတာလဲအာယုံကိုခံစားတယ်အာယုံတွေကိုခံစားတာကိုဝေဒနာလို့တုံးနေဒါဓမ္မမေဆိုပါဠိစကားလုံးကြီးသိအောင်ပြောတော့မယ်နော်ဒါကြောင့်အာယုံကိုခံစားမှုသဘောတည်းဝေဒနာဆိုတော့အာယုံဒီဘယ်နှပါးရှိလဲ6ပါးရှိတယ်အစင်အာယုံကိုလည်းခံစားမယ်ရူပယုံကိုလည်းခံစားမယ်အတန်တက်တာယုံကိုလည်းခံစားမယ်အနံ့ကန္နာယုံရတ္တာယုံဖုတ္တပါယုံဓမ္မယုံအာယုံတွေကိုခံစားတဲ့နေရာမှာရူပယုံစာအစင်းမျိုးမျိုးကောင်းတဲ့အစင်းလဲပါမယ်မကောင်းတဲ့အစင်းလဲပါမယ်အသင့်တဲ့အစင်းလဲပါမယ်တော့ဒါကိုပဲကောင်းတဲ့အစင်းဆိုတတဝါတွေအလိုရှိတဲ့ကောင်းတဲ့အစင်းကိုအိဋ္ဌလို့သုံးတယ်အိဋ္ဌရူပယုံမကောင်းတဲ့မကြည့်ကျင်တဲ့အစင်းတွေရုပ်ဆိုးတဲ့အစင်းတွေမနှားပါတဲ့အစင်းတွေကိုအနိဋ္ဌရူပယုံမြင်နေကြတွေ့နေကြကြည့်လို့သိမဆိုးတာကြတော့မစ္ဆတရူပယုံဆိုပြီးတော့အာယုံရူပယုံကသုံးခုခွဲနေအိဋ္ဌယုံရဲ့အနိဋ္ဌယုံရဲ့မစ္ဆတယုံဆိုနေလို့ဆိုအတန်ပါလေအိတ်တိုင်းပဲသွားမယ်အနံ့အရသာလေးနဲ့သွားမယ်ဒါကြောင့်အာယုံနေမှာအိဋ္ဌအာယုံနေအိဋ္ဌယုံပေါ့အိဋ္ဌအာယုံ6ပါးပေါ့အဲ့ဒါကိုပေါင်းပြလိုက်တော့အိဋ္ဌယုံအိဋ္ဌယုံနဲ့တွေ့တဲ့တွေ့တဲ့အခါတိုင်းမှာတတ္တဝါတို့ဒီအိဋ္ဌယုံလေးကိုချမ်းသာတဲ့ခံစားမှုတွေပေါ်လားမပေါ်လဲအိဋ္ဌယုံနဲ့ကြုံရင်ချမ်းသာတဲ့ခံစားမှုအနိဋ္ဌယုံနေနဲ့ကြုံရင်စင်းရဲတဲ့ခံစားမှုမစ္ဆတအသင့်တဲ့အာယုံနဲ့တွေ့ရင်စင်းရဲသည်လည်းမဟုတ်ချမ်းသာသည်လည်းမဟုတ်တဲ့ခံစားချက်ကိုအဒုက္ခမဒုက္ခဝေဒနာဆိုပြီးတော့ဝေဒနာ၃ခုပေါ်လာတယ်။ဒါကြောင့်ဝေဒနာ၃မျိုးကိုပြောပါဆိုရင်အိဋ္ဌာယုံနေနဲ့ဂျုံတိုင်းဂျုံတိုင်းတတဝါများရဲ့တန်တန်မှာချမ်းသာမှုခံစားမှုဒုက္ခဝေဒနာအနိဋ္ဌာယုံနေဂျုံတိုင်းဂျုံတိုင်းစိရတဲ့ခံစားမှုဒုက္ခဝေဒနာအသည့်အသည့်အာယုံနေနဲ့ဂျုံတဲ့အခါမှာစိရသည်လည်းမဟုတ်ချမ်းသာသည်လည်းမဟုတ်တော့ခံစားမှုအဒုက္ခမဒုက္ခဝေဒနာဆိုပြီးတော့ဝေဒနာ၃ခုရှိတယ်။ဒါဒီအချိန်မှာကျွန်တော်တို့ဥပ္ပခာဆိုတဲ့စကားလုံးလေးကိုသုံးရင်ခံစားချက်ဝေဒနာတွေကပြောမယ်ဆိုရင်ဥပ္ပခာမှာ2မျိုးလာတယ်။ဥပ္ပခာ2မျိုးသည့်နံပါတ်1ကဝေဒနာတွေတဲကဥပ္ပခာဝေဒနာဆိုတော့အာယုံခံစားမှုအာယုံခံစားမှုမှာပါတဲ့ဥပိ္ပခာဒီဘယ်ဥပိ္ပခာလဲလို့ပြောရင်အဒုက္ခမသုခဝေဒနာကိုယူတယ်။ဒါကြောင့်အဒုက္ခမသုခဝေဒနာကိုကြည့်စင်းရဲဒီလဲအဆိုတော့မဟုတ်ဒုက္ခမသုခလို့ပြောတဲ့အတွက်ကြောင့်ချမ်းသာဒီလဲမဟုတ်သောဝေဒနာခံစားချက်ကိုအဒုက္ခမဒုက္ခဝေဒနာအသိအသိဥပိ္ပခာပဲဒါကြောင့်စိရဲနဲ့ကြုံလို့လဲစိရဲတယ်ဆိုတဲ့ဘက်ကိုခံခက်တဲ့ဘက်ကိုမယံသွားရအောင်ချမ်းသာနဲ့ခံစားချက်ကြုံရင်လဲချမ်းသာလို့ဆိုပြီးတော့တတ်မဲ့တာတစ်ဖြစ်ဆက်မထွက်သွားရအောင်အဲ့ဒီဟာကိုအဒုက္ခမဒုက္ခနည်းနည်းလေးဒီကမြင်တဲ့အတွက်ကြောင့်နည်းနည်းလေးတိုးပြောကြည့်ကျွန်တော်မေးဆိုနည်းနည်းစူးစမ်းကြည့်ရကျမတို့ဒီမှာရှိလို့ရတန်တန်မှာစကုဆိုတဲ့မျက်စိသောတာဆိုတဲ့နာဂာနဆိုတဲ့နှာခေါင်းဇိန်ဝါဆိုတဲ့ရှာကာယဆိုတဲ့ကိုယ်မနဆိုတဲ့စိတ်ဒါကိုပဲကျမတို့ကပြောရင်မျက်စိနာနှာခေါင်းရှာ ကိုစိတ်ဆိုပြီးတော့ဓွာရ6ခုရှိတယ်ဓွာရအာယုံကိုလက်ခံတဲ့နေရာ6ခုရှိတယ်အဲ့ဒီမှာလာမာကမျက်စိမှာလာမာအစင်းရူပယုံနားမှာလာမာအတန်တက်တာယုံဒါကျင့်စဉ်နဲ့ပါတော့မှာမလို့နော်နှာခေါင်းမှာလာမာအနံ့ကန်တာယုံရှာမှာလာမာအရတာရတ်တာယုံကိုယ်မှာလာမာအတွေ့အထိဖွတ်တတ်ပါယုံစိတ်ဆိုတဲ့မနှောမှာလာမာကဓမ္မယုံဆိုတဲ့တွေးကြံစရာအာယုံနဲ့အတိတ်တုန်းကအကြောင်းအရာတွေလည်းရှိမယ်အနာဂတ်အကြောင်းအရာတွေလည်းရှိမယ်ပစ္စုပန်မြင်လိုက်ကြားလိုက်နားလိုက်တွေ့ထိလိုက်တဲ့အပေါ်မှာအာယုံတွေလည်းရှိမယ်ဒါကြောင့်ဓမ္မယုံဆိုတာအတိတ်ကောပစ္စုပန်ယုံအနာဂတ်ကောအာယုံတွေဒါကြောင့်တစ်နေ့တစ်နေ့မှာကျမတို့ရဲ့မျက်စိနားနှာခေါင်းရှာကိုယ်စိတ်ဆိုတဲ့ဓွာရ6ပါးမှာအာယုံ6ပါးလာတိုက်မှုခံရလားမခံရဘူးခံရတာကိုပဲမျက်စိနားနှာခေါင်းရှာကိုယ်စိတ်တွေကိုပဋိစ္စသမုပ္ပါဒ်ဆိုတဲ့အကြောင်းတရားတွေထဲမှာအကြောင်းအကျိုးဆက်ဆက်တဲ့တရားတော်မှာသလာယတနာလို့သုံးမှာမသုံးမှာသလာယတနာလို့သုံးမယ်အဲ့တော့သလာယတနာဆိုတဲ့ဒီအတွေးအာယတနာ6ပါးဓွာရ6ပါးရှိတဲ့အတွက်ကြောင့်အာယုံ6ပါးလာတိုက်လားမတိုက်ဘူးတိုက်တိုင်းတိုက်တိုင်းမှာမျက်စိနဲ့အစင်းနဲ့တိုက်တိုင်းမြင်သိစိတ်ဖြစ်တယ်။နားနဲ့အတန်နဲ့ကြားတိုင်းကြားသိစိတ်၊နံသိစိတ်၊စားသိစိတ်၊ထိသိစိတ်၊တွေးသိစိတ်၊ကြံသိစိတ်ဆိုပြီးတော့အာယုံနဲ့ဓွာရတိုက်တိုင်းအဲ့ဒီလိုစိတ်ဝိညာဉ်အာယုံက6ပါးရှိတဲ့အတွက်ဟာလားဓွာရက6ပါးရှိတဲ့အတွက်ကြောင့်အာယုံ6ပါးလာတိုက်တာကျမတို့ဟာလားကျမတို့နေ့စဉ်နေ့တိုင်းခံနေရလားမခံရမိုးလင်းကအဲ့ဒီလိုလားတိုက်တိုင်းတိုက်တိုင်းမိကျစ်ဆန်နဲ့ရမ်းကန်နဲ့တွေ့ရင်မိတောက်ကလေးတွေဖြစ်တယ်လို့ဝိညာဉ်ဆိုတဲ့စိတ်6မျိုးလေးဖြစ်လာတယ်ဒါကြောင့်စိတ်ဆိုတာအတွင်းခန္ဓာကိုယ်ထဲမှာရှိနေတာမဟုတ်ခန္ဓာကိုယ်အပြင်မှာရှိနေတာမဟုတ်ဘူးအာယုံနဲ့ဓွာရတိုက်တိုင်းတိုက်တိုင်းစိတ်ဝိညာဉ်စိတ်6မျိုးဖြစ်လာမျက်စိမှာဖြစ်တာမြင်စိတ်နာမှာဖြစ်ရင်ကြားစိတ်နှာခေါင်းမှာဖြစ်တာအနံ့သိတဲ့စိတ်အနံ့သိတာနှာခေါင်းကသိတာမဟုတ်ဘူးသိတဲ့စိတ်ကသိသွားတာအရသာသိတာရှာကသိတာမဟုတ်ရှာအရသာကိုပဲလက်ခံတာသိသွားတာဒီအရသာသိစိတ်ကအဲ့ဒီလိုစိတ်6မျိုးလေးဖြစ်တာကိုပဲဖတ်တာလို့သုံးတယ်ဖတ်တာဆိုအာယုံကိုတွေးကြည့်ဖတ်တာဆိုတာဘိဓမ္မာသင်ထားတဲ့သူတွေသင်လာတယ်ဖတ်တာဆိုအာယုံကိုတွေးကြည့်တယ်ဆိုပြီးတော့စေတသိက်တယ်လို့သိတော်လဲဖတ်တာဆိုတာဒီအแทမှလည်းမရှိဘူးအပြည့်မှလည်းမရှိဘူးအာယုံရဲ့ဓွာရရဲ့တိုက်ပြီးတော့စိတ်ကလေးတက်ပြက်ပြက်ဆိုပြီးတော့မိကျစံနဲ့ရမ်းနဲ့တိုက်လိုက်လို့စိတ်ကလေးဖြစ်တာကိုပဲဖတ်တာလို့သုံးတယ်နော်ဒါကိုပဲတိဉ္ဏသင်္ကတိဖတ်တော်လို့သုံးတယ်ဓွာရရဲ့အာယုံရဲ့စုံလိုက်လို့စိတ်ကလေးဖြစ်သွားတယ်ဒီသုံးချက်စုံပြီးဖြစ်တာကိုပဲဖတ်တာလို့သုံးလိုက်အဲ့တော့မျက်စိမှာဖြစ်တာကစက္ခုတံဖတ်တာပေါ့စက္ခုဝိညာဉ်စိတ်နားမှာဖြစ်တာကနားမှာတွေ့ကြည့်တော့တောတတံဖတ်တာဂါဏတံဖတ်တာဇိမ်ဝါတံဖတ်တာကာယတံဖတ်တာမနောတံဖတ်တာဆိုဖတ်တဲ့6မျိုးအဲ့ဒီတွေ့ကြည့်တဲ့6မျိုးမှာဘာကလာတွေ့ကြည့်အာယုံကလာလာတွေ့ကြည့်အာယုံကလာလာပြီးတော့အာယုံကလာတိုက်တဲ့နေရာမှာတွေ့ကြည့်တဲ့သဘောလေးဖြစ်လာတဲ့အချိန်မှာကျွန်တော်တို့မှာမျက်စိနဲ့ပတ်သက်လို့အစင်းလေးလာတွေ့ပြီးခံစားချက်ကလေးပေါ်လာ။အသံလေးကြားရင်လည်းခံစားချက်ကလေးပေါ်လာတယ်။အနံ့လေးကြည့်ရင်လည်းခံစားချက်ကလေးပေါ်လာတယ်။အရသာလေးလာရင်လည်းခံစားချက်အဲ့ဒီခံစားချက်တွေချမ်းသာတဲ့ခံစားချက်ကောင်းတဲ့အိဋ္ဌာယုံတွေလာတွေ့ပြီးဒုက္ခဝေဒနာမကောင်းတဲ့အနိဋ္ဌာယုံတွေလာတွေ့ပြီးဒုက္ခဝေဒနာအတင့်အကျင့်အာယုံတွေလာရင်အဒုက္ခမျိုးခံစားချက်ကလေးတွေဖြစ်အဲ့ခံစားချက်ကိုဝေဒနာလေအဲ့ဒီဝေဒနာကလည်းမျက်စိနဲ့ပတ်သက်လို့ဖြစ်လာရင်စက္ခုတန်ဖတ်တာကြောင့်ဖြစ်လာတဲ့ခံစားချက်ကိုစက္ခုတန်ဖတ်ပါစာဝေဒနာနားနဲ့ပတ်သက်ပြီးခံစားချက်ကလေးဖြစ်လာတိုင်းတောဒတန်ဖတ်ပါစာဝေဒနာဂါဏတန်ဖတ်ပါစာဝေဒနာဇိမ်ဝါတန်ဖတ်ပါစာဝေဒနာကာယတန်ဖတ်ပါစာဝေဒနာမနောတန်ဖတ်ပါစာဝေဒနာဆိုပြီးဝေဒနာ6မျိုးလာပြီဒါကိုပဲပဋိစ္စသမုပ္ပါဒ်တရားတော်မှာသလာယတနာပစ္စယဖတ်တော့ဖတ်တာပစ္စယဝေဒနာဆိုပြီးတာကိုပြောသွားတာအဲ့ဒီတော့မျက်စိနဲ့ပတ်သက်လို့အစင်းလေးကိုမြင်တဲ့အချိန်မှာလဲခံစားချက်ခံစားတာကမျက်စိမှာခံစားတယ်ဆိုပေမဲ့နေရာကမျက်စိခံစားချက်ကမြင်သိစိတ်ကလေးရဲ့ခံစားစိတ်ကသာခံစားတာဟုတ်ပြီနော်စိတ်ထဲမှာလာဖြစ်တဲ့ဝေဒနာစိတ်သိလေးကခံစားတယ်အဲ့တော့အစင်းအတိုင်းအနှံ့အယဘအတွေ့အထိတွေနဲ့တွေးကြံစရာအာယုံတွေနဲ့ကြုံတဲ့အချိန်မှာကျမတို့တွေမှာခံစားချက်မျိုးစုံဖြစ်ကြတယ်ခံစားချက်မျိုးစုံဖြစ်တဲ့အချိန်မှာဒုက္ခဝေဒနာဆိုတဲ့အိဋ္ဌာယုံကြီးကြုံတိုင်းကြုံတိုင်းဒုက္ခဝေဒနာဖြစ်မယ်ဒုက္ခဝေဒနာဖြစ်ရင်တတဝါတို့ရဲ့စိတ်အစဉ်ကအဲ့ဒီသာယာပွဲဆိုတဲ့ဒုက္ခဝေဒနာလေးပေါ်မှာ တက်နစ်တက်တဲ့လိုခြင်းမှုတက်နာဆာဆင့်သွားတယ်။ဒုက္ခဝေဒနာတွေမျက်စိနဲ့ပတ်သက်၍နားနဲ့ပတ်သက်၍နှာခေါင်းနဲ့ပတ်သက်၍ရှာနဲ့ပတ်သက်၍ကိုယ်နဲ့ပတ်သက်၍မလိုခြင်းနဲ့အာရုံတွေလာတယ်။ကိုယ်မချစ်နစ်တဲ့လူကြီးမြင်နေရတယ်။ကိုယ်မချစ်နစ်တဲ့အရာဝတ္ထုနဲ့အတူတွေ့ထိနေရတယ်။ကိုယ်မချစ်နစ်တဲ့အကြောင်းအရာတွေကိုကြားနေရတယ်ဆိုပါစို့ကိုယ်မချစ်မနစ်တဲ့အာရုံအနှိဋ္ဌာအာရုံတွေကြုံတိုင်းကြုံတိုင်းမှာကျွန်တော်တို့မှာဒုက္ခဝေဒနာပေါ်လာတယ်။ဆင်းရဲတဲ့ဝေဒနာကြုံအဲ့ဒီဆင်းရဲတဲ့ဝေဒနာကိုကျွန်တော်တို့ကကြာကြာလက်မခံထားခြင်းဘူး။ဟုတ်ပြီနော်။ဒါကြောင့်ခန္ဓာကိုယ်ကြီးပူနေတယ်၊ကိုက်နေတယ်၊ညောင်းနေတယ်၊တောက်နေတယ်ဆိုဒါဒီခန္ဓာကိုယ်ဆိုတဲ့ကာယဒွါရတကူလုံးမှာပဲကျွန်တော်တို့ကအနှိဋ္ဌဖုဒ္ဓဘာယုံတွေလာနေတာ။ပူလိုက်တာ၊အေးလိုက်တာ၊တောက်လိုက်တာ၊တင်းလိုက်တာ၊ခေါင်းကြီးခဲနေတာပဲဒါဖုဒ္ဓဘာယုံတွေလာ။ဒီအချိန်မှာဖြစ်နေတာဒီကာယတံဖက်တမှာကာယတံဖက်တစာဝေဒနာအရဒုက္ခဝေဒနာကဖြစ်တာ။အဲ့လိုဖြစ်ရင်ဒါကြီးကိုခေါင်းကြီးကိုက်တာမြင်မြန်ပျောက်ချင်တယ်။ဖိုက်ကြီးညာနေတာမြင်မြန်ပျောက်ချင်တယ်။ဒီဒုက္ခကိုတွန်းဖယ်လို့သောသဘောဖြစ်လာတယ်။အဲ့တော့တွန်းဖယ်လို့ဖြစ်နေတဲ့အချိန်မှာမြင်မြန်ပျောက်ပါစေ၊ကင်းပါစေဆိုပြီးဒုက္ခကိုလက်ခံနေတာမဟုတ်ဒုက္ခကလွတ်ရဘယ်တော့ခေါင်းကိုက်ပျောက်မှာလဲ။ဘယ်တော့ဘိုင်းနာပျောက်မှာလဲ။ဘယ်တော့ဒူးကိုက်နေတာပျောက်မလဲဆိုရင်တွန်းဖယ်လို့တဲ့သဘောဖြစ်လာတယ်။အဲ့ဒီလိုဒုက္ခဝေဒနာလေးတွေကြုံတော့လေဒါလေးကိုထပ်ခါထပ်ခါကြုံကျင်တယ်။လောဘဒုက္ခဝေဒနာကြုံတော့လေဒါကိုမြန်မြန်ကြီးပျောက်ချင်တယ်တွန်းဖယ်ချင်တယ်ဒါကဒေါသဒီနှစ်ခုမှာဘယ်မလိုက်သေးနဲ့ဒုက္ခကြုံရင်လေတွန်းဖယ်လို့တဲ့ဒေါသဘက်ကိုဘယ်မလိုက်ဒုက္ခကြုံရင်လေသိမ့်ပိုက်လို့တဲ့လောဘဘက်ကိုဘယ်မလိုက်သေးနဲ့အလဲကောင်တက်တဲ့အသက်အာဖြင့်အညီညွတ်အာဖြင့်ညှတာသောအာဖြင့်ရှုနိုင်တာကိုပဲဥပိ္ပခာဟုတ်ပြီနော်ဒါကြောင့်ကျမတို့သွားလာလှုပ်ရှားတဲ့နေရာမှာအစင်းအတန်အနှံ့ရတာအတွေ့အထိတွေနဲ့ခဏဖယ်လိုက်တရားမှတ်တဲ့ဂွေလေးမှာဆိုရင်တရားရှိမှတ်နေတဲ့ယောဂီတယောက်တည်းပြောတော့မယ်ဒါတို့တရားမှတ်တဲ့နေရာတိုင်းမကလည်းနဲ့ကျန်တဲ့နေရာတွေမှာဒါအကုန်သုံးတွေ့သွားရမယ်တရားရှိမှတ်တဲ့ယောဂီတယောက်မှာမျက်စိကိုဖွင့်ထားရလားပိတ်ထားရလားစက္ခုဒွါရပိတ်ထားတဲ့အတွက်ကြောင့်ရူပါယုံမလာတော့စက္ခုတန်ဖတ်တာမဖြစ်တော့စက္ခုတန်ဖတ်သစာဝေဒနာမဖြစ်ဘူးဒီအချိန်မှာရူပါယုံလို့ကျင်တာမရှိနားလဲအာယုံမဆိုင်ဘူးနှာခေါင်းလေးအာရုံမပြူရှာမှလည်းမရှိဘူးတရားမှတ်နေတဲ့ယောဂီမှာဓွာရ6ခုမှာဘာလဲရှိတော့လဲဆိုဓွာရ2ခုပဲကျန်တော့ကာယဓွာရနဲ့မနောဓွာရဟုတ်ပြီနော်ကာယဓွာရမှာဝင်လေထွက်လေမှတ်နေတဲ့ယောဂီဆိုရင်ဝင်နဲ့လေထွက်တဲ့လေလာတိုက်တဲ့အတွေ့အထိဖုတ်တတ်ပါရင်ဒီနေရာမှာတနေရာသိမယ်စိတ်ကလေးနဲ့လေဒါအောင်မှတ်နေတယ်ကာယဓွာရမနောဓွာရဝင်လေထွက်လေမှတ်တဲ့ဖောင်းပိန်မှတ်တဲ့သူဆိုရင်သူ့ရဲ့ကာယဓွာရဘိုင်းမှာလာဖြစ်တယ်ဘိုင်းမှာလဲဖောင်းတာပိန်နေဆိုတော့အတွေ့အထိသိမယ်မှတ်စိတ်ရှိမယ်နှစ်နေရာအဲ့ဒီလိုမှတ်ရင်မှတ်ရင်လည်းအချိန်ကြာလာတော့ညောင်းလာတယ်ကြိုက်လာတယ်တကူလုံးမှဖြစ်လာဒါလဲကာယဓာတ်ကသိနေတာမနှောတာဒီငချဲပဲသွားတယ်နေရာမှာတက်တောင့်တက်တာဘာမှပြင်းပြင်းထန်ထန်အတွေ့အထိကြီးတွေမပေါ်ဘဲနဲ့တက်တောင့်တက်တာလေးဆိုရင်ဒါနူးညံ့နေကာယတံဖတ်တာလေးပဲကာယတံဖတ်တာဝေဒနာဝေသိမ့်ဝေဝေဒနာလို့သုံးသွားတယ်ဒီလိုမဟုတ်ဖ ೇನೆ ခန္ဓာကိုယ်မှာပေါင်ကြီးတောင်းနေဓူကြီးတက်ကြိုက်တယ်ခေါင်းကြီးကြိုက်တယ်စသဖြင့်ဒီလိုဖြစ်နေတဲ့နေရာမှာတောင်းနေတယ်တင်းနေတယ်ဆိုရင်လည်းအဲ့ဒါပထဝီဖုတ်တတ်ပါယုံမယ်ဟုတ်ပြီနော်အပူလိုက်တာအေးလိုက်တာစသဖြင့်ဖြစ်နေရင်သေသောဖုတ်တတ်ပါယုံမယ်ဒီနေရာမှာကျမတို့ခန္ဓာကိုယ်ကြီးရိမ့်နေတာဖြစ်စေတောက်သေးခိုင်မာနေတာဖြစ်စေဒါကြတော့ဝါယုံဒီသုံးချက်ပဲလာတာကိုကျမတို့မှတ်နေတော့အဲ့ဒီမှာကျန်တဲ့နဲ့ခံရခံတဲ့ဝေဒနာဖုတ်တတ်ပါယုံရလို့ခံစားနေရတဲ့အဲ့ဒါဒုက္ခဝေဒနာအဲ့ဒီလိုတဘာဝရှိတော့ကျမတို့ကကျမတို့ဝိပဿနာတရားရှုမှတ်လာတဲ့အခါမှာတိမ်မွေ့တာလေးဖြစ်ရင်လည်းဒါမျိုးလေးကိုမှတ်လို့ကောင်းလိုက်တာထက်ခါထက်ခါဖြစ်ချင်တယ်ဆိုဒါဒီလောဘပဲရိုင်သွားပြီပေါင်းကြီးကြိုက်တယ်ဒူးကြီးကြိုက်တာကြီးဘယ်တော့ပြောင်းမလဲဆိုတဲ့ဇောင်းအန်တစ်ပြီးအတိမတ်နေအဲ့ဒါဒေါသမခံနိုင်နေတာခံတီမဖြစ်ဘူးအဲ့ဒါဆိုရင်ဒေါသပဲရဥပိ္ပခာဆိုတာ balance ဖြစ်ရမယ်เนาะဒီနေ့ဒီလောက်နဲ့ရရအောင်လက်ထပ်မှာဆက်ပါ